Ya irinandiya irinandanga irinandi hula irinamyandumba to a yudimyanuna homo ye shikho budo bhumyoma siya grajaya da budo gan sirinaru ja priyandiya danga di hula irinamyandumba to sapane samabhi do kare gan vidi gamano gan di hula dinya shike to to pitu di pinya yudin chunin ja gomi phiwe Nibiru di alosiya dongda ato me chanda po chanda nipan chanda go. Chanda no gojin diya hemya no diya lupi la gudwa nipo pinga ya gobi kisi. Hambande sidrani la daha kwansa dila kamaya sami ilogan gadawa ilan deta Me bande tudi yambi ham bande idrande na dha kunsa dila kamaya sami logan gadwa ilande dha me bande tadi yambi ham bande idrande na dha Kwansa dila kamaya sami logan gadwa silande dha me bande ya mahavadami dhamade dha namo dada bhagavato arahato sammasambuddhassa Gandranangisami, Damandranangisami, Dangandranangisami. Dudiyambi Bogandranangisami, Dudiyambi Damandranangisami, Dudiyambi Dangandranangisami. Dadiyambi Bodhandranangisami, Dadiyambi Dhammandranangisami, Dadiyambi Dhangandranangisami. Idrana Gamana Bribona Anadi Bada Uramani Dekhavadandamadi Yami Adina dana viramani dekhabadanda madiyami. Amedu vaisasara viramani dekhabadanda madiyami. Udavada viramani dekhabadanda madiyami. Suramiriyam hisapamadatana viramani dekhabadanda madiyami. Idhame bhaunya adwakhya maha hodu idhame dila nibhanata kusiyo hodu idhane nadhrana gondoma nenda dhagwa nisa guru dhamma vyasa sidhari adhaka durojwa dhuti nyema vya ligru dhamma vyura muvata Pansa dilanga bada dilaro mya goda dukanga dhuva ma jomba pao ma pyao ma cha onka mo yote swa piwe. Dhamma nga bada jiwa dika bhuta ko abhamma dena mami maliyo jom shito abhamma dha konya tritiya phin. Samba de tha di sangka ni thangja gula. Tadhan doya kuna se vietni. ကဆုံးလာပြီဒီရော9ရက်နေ့စင်ကာပူနိုင်ငံအတွင်းရှိဆောင်းလင်းရှိဘုန်းတော်ကြီးကြောင့်အတွင်း၌ကျင့်ပါအပ်သောဓမ္မသဘင်၌ဟောကြားအပ်သောဓမ္မစက္ကပုဒ္ဒနာသုတ်တံအနတ္တလက္ခဏာသုတ်တံတရားဒေသနာတော်နော်ဒီသုတ်တံနှစ်ခုကတော့သာသနာတော်မှာလူသားတွေအတွက်ရှေးဥစွာဝိပဿနာရှုခွင့်ကိုဟောကြားပြသအစဆုံးမှပေးတော်မူတဲ့ဒေသနာတော်ဖြစ်ပါတယ်နော်ဒါကြောင့်ဒကာကြီးတွေဒီမကြီးတွေကိုဘုန်းကြီးမေးခွန်းတစ်ခုလောက်တော့မေးကြည့်ခြင်းနဲ့မြတ်စွာဘုရားအပေါ်၌ယုံကြည်မှုတရားတရားရှိပါသလားလို့မေးရင်ဘယ်လိုဖြစ်မလဲမြတ်စွာဘုရားဟောကြားပြသဆုံးမတော်မူတဲ့တရားဒေသနာတော်အပေါ်၌ယုံကြည်မှုတရားတရားရှိပါသလားလို့မေးရင်ကိုဘယ်လိုဖြစ်မလဲအဲ့ဒါကအရေးကြီးတယ်နော်ဒီဓမ္မစကြာဒေသနာတော်နဲ့အနတ္တလက္ခဏာသုတ်တံဒေသနာတော်ကဒီနေ့တရားနာနေတဲ့ဒကာဒကမတွေနဲ့အလွန်ရင်းကြီးတဲ့သုတ်တံဖြစ်တယ်အလွန်ရနေတဲ့ပုဂ္ဂိုလ်တွေလည်းဒီထဲပါတင်ပါမယ်ယုဘမူဇော်မူတဲ့ပုဂ္ဂိုလ်တွေလည်းတော်များများရှိကြပါတယ်ဒီဒေသနာတော်ကိုအကြောင်းပြုပြီးတော့မြတ်စွာဘုရားငါ့ဦးအမှုရှိနေတဲ့ဇမရေနတ်ဒီအသိချင်းနဲ့ခြီးပြီးတော့ဂျွတန်းဝင်သွားကြတယ်ဇမပရိသကဆက်ရှိဂရေနပရိသကတော့မငြိမတွက်နိုင်အောင်များပြားတဲ့ပရိသတ်တွေဖြစ်ပါတယ်အားလုံးသူတို့ချက်တန်းဝင်ကြတယ်လူသားတွေကတော့အနတ္တလက္ခဏာသုတ်တံပြည့်စုံတဲ့အချိန်ခါမှာအရှင်ကုန်တင်ညာအရှင်ဝဘအရှင်ဗတ္တိယအရှင်မဟာနံဆိုတဲ့အရှင်မဟာနံအရှင်အဂတိဆိုတဲ့ပိဿဝဂီ၅ဦးတို့အရတ္တဖို့ပေါ့ဆက်ရောက်သွားတော်မူကြပါတယ်ဒီတော့သူတို့ယဟန်ကဖြစ်သည့်အထိဒီသုတ်တံဒေသနာတော်တွေကညွှန်ကြားတတ်တဲ့အစဆုံးမှပေးတယ်ဆိုရင်ဒီသုတ်တံဒီမှာလာရှိနေတဲ့သိစဉ်ကြီးဟာဘယ်ပုံဘယ်ဘက်ပဲလာအဖြစ်တို့သိအောင်ရှင်းရမလဲလို့ဒီလိုသိဖို့မလိုဘူးလားတော့ပါတယ်နော်ဒါကြောင့်ဘုန်းကြီးကခုစင်ကာပူမှာရှိနေတဲ့မြန်မာပြည်သားတွေအတွက်ဒီသုတ်တံနှစ်ခုကိုဥတည်ပြီးတော့ကမ္မဋ္ဌာဝိပဿနာဘာဝနာလုပ်ငန်းဂွေနေကိုဟောကြားပြသအစဆုံးမှပေးဖို့ညွှန်ထားပါတယ်ဒီသုတ်တံရှင်ကိုဘုရားရှင်ကိုရတော်ရင်ကဟောကြားပြသအစဆုံးမှတော်တော်မူတာဖြစ်ခြင်းကြောင့်ဒေသကဖြစ်တော်မူသောဘုရားရှင်အားရှေးဥစွာရှိခိုးပူဇော်ကြရအောင်နော်ဘုနေတကောယေကောဒုတိယရူနောညာနာဝိထိန်နာမိန်ဘောဝိနည်းယပဏောကံကမလာကတိတာဓမ္မရံတိဝရေတိသုဘောတိတိသုတ်တိတိဘောဝကုဟရေပြပိတဂိတ်ရှင်ဉ္စဒီလောကေသစ္စကုံဒုက္ကမသဟနံတမဟေသိနမမိအယုတရားရူလောမဟာကရုဏာရတမပတိဟုသောတသေသနေရုံဤရှိတော်မူထသောမြတ်စွာဘုရားဆုကြဆုနော်ရင်သုံးရန်သုံးပုံပုံလိုက်တယ်အကျဉ်းစားအဖြစ်မှန်ချက်မှန်ချက်နဲ့ပြောမယ်ဆိုရင်ည6နာရီကနေမနေ့6နာရီအတွင်းဆိုကြဆိုသုံးပုံပုံလိုက်တဲ့အခါည6နာရီနေ့7နာရီကတပုံ7နာရီကနေနိုင်ရ2ချက်ကတပုံနိုင်ရ2ချက်ကနေမနေ့6နာရီတပုံဆိုပြီးတော့သုံးပုံရှိဒီရင်သုံးရန်အဲ့မှာမြေဥညာမှာမြတ်စွာဘုရားရှင်ကယဟံပရိသတ်တွေတရားယဟံပရိသတ်တွေနဲ့တကွတရားဉာဏ်ပရိသတ်တွေကိုတရားဟောခြင်းနဲ့ဟောတော်မူတယ်။သို့မဟုတ်ကမ္မထာနဲ့ပတ်သက်ပြီးမြေပေါ်မြတ်လာရောက်ပြီးလျှောက်ထားတဲ့အချိန်ခါမှာထိုမင်းကုန်းတွေကိုလည်းအပြည့်ပေးတော်မူပါတယ်။ဒါကည6နာရီနဲ့7နာရီကြားပဲ။ည7နာရီကနေပြီးတော့2ချက်ဒီအတွင်းမှာတော့ဇမရင်တတိကသူတို့သိခြင်းနဲ့မိဂုဏ်နဲ့လာရောက်မင်းများလျှောက်ထားကြတယ်မြတ်စွာဘုရားရှင်ကအဖြေပေးတဲ့တရားဟောတော်မူတယ်ညနှစ်ချက်ဒီကနေပြီးတော့မနေ့6နာရီအတွင်းသုံးပုံထပ်ပြီးပုံလိုက် သုံးပုံပုံလိုက်ရင်ဒီလေးနိုင်ကိုသုံးပုံပုံလိုက်တော့တစ်ချိန်တစ်ချိန်မှာတနာကြီးနဲ့မိနစ်20ရှိပါတယ်ပထမဦးဆုံးနောက်ဆုံးပစ္စည်းမဉာဏ်လို့ခေါ်တယ်ဆိုနောက်ဆုံးပစ္စည်းမဉာဏ်ရဲ့ပထမဦးဆုံးတနာကြီးမိနစ်20ကိုမြတ်စွာဘုရားဈဉ္ဉံကြွတော်မူပါတယ်ဒီနေ့တပင်မနားနေနေတဲ့ပင်မမှုတွေကိုပင်ဖြောင်းရေးအတွက်ဈဉ္ဉံကြွတော်မူတယ်ဒုတိယတနာကြီး20ခုတော့မြတ်စွာဘုရားလက်ရနန်တောင်းလျောင်းတော်မူလျက်ပြည့်စုံတော်မူပါれတတိယတနာကြီးမိနစ်20မှာတော့မြတ်စွာဘုရားမဟာကရုဏာတော်ဓမ္မပတ်ကိုဝင်စားတော်မူပြီးတော့ကျွတ်ထိုင်ကြသူတတ္တဝဝိနည်းရေကိုနှမ်းမြော်ပြီးပြည့်စုံတော်မူပါれအဲဒီလိုပြည့်စုံတော်မူတဲ့ထုံးလေးကိုအာယုံယူပြီးတော့ခုဘုရားရှင်ဘုရားနည်းနည်းပြန်အာယုံယူကြည့်ကြနော်အယုဒ္ဓယာရုဏမဟာကရုဏာတော်သမဘာတိဟုသောတသေသနေရုံလီရှိတော်မူထသောဉာဏဝိသိဏံဘိမောသဗ္ဗညုတဉ္ဇဏောမြတိဟုသောကျေပြန်သောသံဃောတော်တိရှိတော်မူထသောဤကောသောလောကတာတခွင်ဝတုပံမပြုတ္တဆူရိသာပွင့်ထွန်းပေါ်ပေါ၍လာတော်မူဝေသောယောမုနိကေကောအရှင်ဖျားတိဟုသောနေမိမိသုတ်တိတန်ရှင်ဖြူရှင်ဤမြတ်ကြီးလင်လှပ်ရသောပြီးဘဝကိုယ်ဟရေကာမရူပအရူပဒီဟုသောဘဝသုံးချက်ပုံသုံးရကြအိမ်၌နိဗ္ဗာန်ပါရမီတန်စီမံလှုပ်သောသဖြင့်အသည့်ဖြစ်ထွန်းပေါ်ပေါက်၍နေပေသောသစ္စာပဲကြီးငါဟုအမှုရှိတဲ့ဇမရိနတ်ဒီကျာပန်ကြီးတွေနဲ့သိတူတယ်နော်ကာမရူပအရူပဆိုတဲ့ဘဝသုံးချက်ဘုံသုံးရကြာအိမ်အတွင်းမှာပွင့်လို့ဆဲဆဲဖြစ်တဲ့ရေပေါ်မှာပေါ်နေတဲ့ကြာတွေဖြစ်ပါတယ်နော်။ဒါကြောင့်သုတ်တေသင်ရှင်ဖြူစင်အေးမြတ်ကြီးလည်းလာပြီသောဒီဘဝကိုယ်ရေကာမရူပအရူပဒီကိုယ်သောဘဝသုံးချက်ဘုံသုံးရကြာအိမ်၌နိဗ္ဗာန်ပါရမီကံစီမံလှုပ်သောသဖြင့်အသည့်ဖြစ်ထွန်းပေါ်ပေါက်၍နေပြီသောကမလကတိတံကြာဟု၍ခေါ်ဆိုသမုတ်အပ်သောဝိနည်းပဏ္နောကကျွတ်ထိုင်သသို့လည်းလူမြမဝိနည်းကြာသတ္တဝါအပေါင်းကိုဓမ္မရံဒီမရိဟိမဘောဘုံယနိဗ္ဗာန်ကိုမြင်သိစေတတ်သည့်ဓမ္မစက္ကဘုဒ္ဓနာသုတ်တံအနာတလက္ခဏာသုတ်တံကဲ့သို့သောတရားသေးသနာယောင်ကြီးတော်တို့ဖြင့်သူမန္တိနိသစ္စာလင်းရတရားမြတ်ကိုထွန်းပေါ်တည်မြင်စေလည်းရဲ့ကောင်းစွာပွင့်စေတော်မူခဲ့သည်။ယာမိတကိဉ္စဉ်သတ္တောလောကတာတခွင်ဝဲသုမတုသောသီလသမာဓိပညာကုန်တကကြောင့်မြမဘုံတိုင်းပြန်လည်ကြောကြထင်ရှားတော်မူဝေထသောဒီလောကိကိစ္စကုန်မြမနာလူသုံးကုန်သူတို့ဤအလုံးစည်သောမျက်စိသဖွယ်ဖြစ်တော်မူဝေထသောဒုက္ခမသဟနာမဟာမတုံဤခြင်းဖြင့်သူသောသီခံနိုင်ခဲ့သောအရာကိုသီခံတော်မူတတ်ထသောမဟေသိံဒီလက်ခန္ဓာသမာဓိခန္ဓာပညာခန္ဓာဝိမုတ်တိခန္ဓာဝိမုတ်တိဉာဏတတ္တနခန္ဓာတိဟုသောဘုံကျေစုအထုတို့ကိုစီပုရှာမိလက်ကတော်မူပြီးသောဓမ္မဉ္စီတကံထိုဘုရားတိဟုသောနေမင်းကိုဟံတရားဟောတရားနာဟုခေါ်ဆိုသမုပ္ပတ္တောတပိတော်တိနမမိကာယဝေစီမနောရှိလည်းရဲ့သုံးဤသရဏသုံးပြန်တွင်ရပဏမဖြင့်ဣသရိယောကျောလက်စပြာထိမမိုး၍ရှင်ခောဥညုပ္ပဤမြတ်စွာဘုရားဒီကံသမယဘဂဝါဘာရဏတိညာဝိဟရတိဣတိပကဏိယမိကရာယေဒီကံသမယအခါတပတ်၌ဘဂဝါဘုံတော်၆ပါးသဖြင့်ဘုရားရှင်သည်ဘာရဏတိညာဘာရဏတိမျိုး၏အနည်း၌ဣတိပတလေစိခခေဟောင်းယသိသူရောကောင်းတို့၏ကောင်းကင်မှတသိယကောင်းကင်သို့ပြန်တက်ရဖြစ်ခြင်းကြောင့်ဣတိပတနာအမိရသောမိဂရာယေသာဓုကိုပြိမဲ့သိယမိဂရာဟောတောယကုံ၌ဝိဟရတိပြင်သုံးစံပြတော်မူသည်ဖြစ်ပေ၏တစ်ချိန်ဆိုတော့အလုံးနဲ့သိကြပါလိမ့်မယ်နော် ဘုန်းကြီးတို့မဟာသံဃာရေတရားသုံးခုနှင့်မှာကဆုံးလာပြီနေမှာမြတ်စွာဘုရားဖြစ်တော်ရောက်ရှိတော်မူခဲ့ပါတယ်။ဘုရားဖြစ်တော်မရောက်ခင်ဒီပင်ကရာမြတ်စွာဘုရားရဲ့ခြေတော်ရင်းမှစ၍ဘုဒ္ဓဘောဓိယံငါကိုယ်တိုင်သစ္စာလေးပါးကိုထွန်းထွန်းသိမြင်ပြီးတဲ့အခါသရဝတိကုလသစ္စာလေးပါးကိုသိမြင်စေရမယ်။မုဒ္ဒောမောစီယံငါကိုယ်တိုင်ကိလေသာတို့မှလွတ်မြောက်ပြီးတဲ့အခါသရဝတိကုလကိလေသာမှလွတ်မြောက်စေရမယ်။ဒိဋ္ဌောတရိယံငါကိုယ်တိုင်သန္တရာဝိသုယဒုက္ခမှကျော်လွှတ်လွတ်မြောက်ပြီးတဲ့အခါကုခတ်လွတ်မြောက်ပြီးတဲ့အခါသရဝတိကုလသန္တရာဝိသုယဒုက္ခမှနိဗ္ဗာန်ဆိုတဲ့ထိုမှာပဲကန်းတို့ရောက်အောင်ကုခလွန်မြောက်စီရမယ်စတဲ့ဒီလိုဥတည်ချက်တွေဖြင့်၄၄ခြင်းနဲ့ကဘာတသိမ့်ပါရမီလီလီဖြစ်ခြင်းသိဖို့တော်မူကပါရဲ့ထိုပါရမီဓာတ်တို့ရဲ့လုံးစုံမှုကြောင့်နောက်ဆုံးဘဝမှာသိတ္တတာမင်းသားဘဝမှာ20အသက်29နှစ်အရွယ်တက်ထွက်ပြီးတော့ဥရဝေလတော်မှာတရားဘာဝနာတွေကိုသင်ကြံကြုတ်ကိုပွင့်များအထောက်တော်မူခဲ့ပါရဲ့ကတ္တပဘုရားရှင်အပေါ်နဲ့ပြင်မမိတဲ့ဝစီပေတ္တအဟုလိုကံကတားမြင့်နှောက်ချက်နေတဲ့အတွက်ဒုက္ခရကရိယာဖြစ်စဉ်ကို၆နှစ်တိုင်တိုင်ကျင့်တံသိတံကြုတ်ကိုပွားများအထုတော်မူခဲ့ရပါတယ်။သို့တော်လည်းမိမိမျှော်မှန်းထားတဲ့သမဉ္ဇဉ်တဉာဏ်တော်မြတ်ကိုမရောက်ရှိခဲ့ပါဘူး။ထိုချိန်ကမှပြစ္ဆဝယ်ပြီးငါဟုတို့ကလည်းဘုရားရှင်ကိုပြုစုလုံခြုံလျက်ရှိပါတယ်။သို့တော်ဘုရားရှင်ကသောနေတိုင်တိုင်ဒုက္ခရခိယာကျင့်ကြံကြုတ်ဖို့ပွားများအထုတ်ပြီးတဲ့အခါဒီကျင့်စဉ်ဖြင့်ဘုခုနိဗ္ဗာန်ငါလိုလားတောင်းတနေတဲ့ကံမြင့်ကြတဲ့ဉာဏ်ကိုတော့မရနိုင်ဘူးဆိုတာသိတဲ့အတွက်ဒုက္ခရခိယာကျင့်စဉ်ကိုဆွံ့လွတ်တော်မူလိုက်ပါတယ်ဒုက္ခရခိယာကျင့်စဉ်ကိုဆွံ့လွတ်ပြီးခန္ဓာကိုယ်ကိုပကတိအားကိုယ်ကံအားဖြင့်ကောင်းမွန်လာရေးအတွက်တရားဘာဝနာလုံငန်းခွင်မှာခံရရဲ့အတွက်ရည်ရွယ်ပြီးတော့ဒေနဏီကုန်းကိုဆုံးခံကြွပြီးတော့ဆွမ်းဖုံးပေးတော်မူပါတယ်။ထိုချိန်ကမှပစ္စဝေကိငါဟုတို့ကလည်းစိတ်ပြတ်ပြီးတော့သမထံလူရကြီးဖြစ်ပြီးဆိုပြီးတော့ဆွမ်းခွာသွားကြတယ်။ဆွမ်းခွာသွားတော့သူတို့ကလည်းတတိပိဗာရဏသီဣတိပတနအမိရတဲ့မိဂရဝန်တော်ကိုရောက်ရှိသွားကြပါတယ်။ဘုရားရှင်ကမိမိရဲ့တန်တမကိုယ်ကအာရီတော်လေးကောင်းမွန်လာတဲ့အချိန်ခါမှာသမထဝိပဿနာဘာဝနာရင်းကိုစနစ်တကျကျင့်ကြံကြုတ်ကိုပွားများအထုတ်ပါတယ်။အဲဒီလိုပွားများအထုတ်တဲ့အပိုင်းမှာဘုမေနိဝါဒလုဒ္ဓတိအဘိင္ရှိတိဟခန္ဓာအစဉ်ကိုအောက်မေ့နိုင်တဲ့အဘိင္ဉာဏ်တော်မြတ်ကိုလည်းရရှိတော်မူခဲ့ပါတယ်။ဒီပါစက်ကိုအဘိင္ဉာဏ်ဉာဏ်ရှိကဲ့သို့အဝိင္ဉာဏ်ရှိသမျှရဝအလုံးကိုရဝအလုံးကိုသိနိုင်မြင်နိုင်တော်မူတဲ့ဤပါဇဂုဘိညာဉ်တော်မြတ်ကိုလည်းရရှိတော်မူခဲ့ပါတယ်။သောမောမေနိဝါဒလုဒ္ဓိအဘိညာဉ်တော်မြတ်ကသစ္ဆုတ်ပံလက်ရှိသစ္ဆုတ်ပံခန္ဓာ၅ပါးကနေပြီးတော့အတိတ်အဆက်ဆက်အန္တရာတစ်ချက်မှဒီရှိခဲ့တဲ့ရှိသည့်ဟောင်းခန္ဓာအစင်းကြီးကိုလှမ်းမြောင်းကြည့်လို့မြင်နိုင်တဲ့ဉာဏ်တော်ဖြစ်ပါတယ်။ဒီပါဇဂုအဘိညာဉ်ရဲ့လံခွဲတစ်ခုကတော့ယထာကမ္မုပကဉာဏ်တော်ဖြစ်ပါတယ်။ထိုထိုကံအားလျော်စွာတဝါရီထိုထိုဘုံဘွားသို့ကရောက်သွားပုံကိုလှမ်းမြောက်ကြည့်တော်လည်းမြင်တော်မူပါတယ်။ဆိုလိုတာကဒီဘုဝေနိဝါဒနုဒတိအဘိညာဉ်နဲ့ဒီပါဇဂုအဘိညာဉ်ကြီးကိုရအောင်ကြွတာအထုတ်ခြင်းဖြင့်ဘုရားရှင်ရဲ့တန်တန်တော်မှာခန္ဓာငါးပါးယုတ်တရားဉာဏ်တရားတွေကိုထိုးထွင်းသိတော်မူတဲ့ဉာဏ်တော်သောခန္ဓာငါးပါးယုတ်တရားဉာဏ်တရားတို့ရဲ့ကြောင်းကျိုးဆက်နေမှုပြိဿသမုပ္ပါဒဘောတရားကံကံရဲ့အကျိုးတရားတွေကိုစိတ္တေကထိုးထွင်းသိမြင်တော်မူတဲ့ဉာဏ်တော်တွေရရှိထားတယ်လို့ဒါကိုတော့အာရုံယူထားပါ။အဲ့ဒီဉာဏ်တော်တွေကဒီဥရဝေလတော်မှာအထုစဉ်အချိန်ခါမှာတည်းကရရှိခဲ့ပါတယ်။အလုံးကြောင့်မူတဲ့အတိုင်းကဆုံးလာပြည့်နေ့ရောက်လာပြီ။မဟာတက္ကရတရားသုံးခုကဆုံးလာပြည့်နေ့ကျတော့ပါရမီတော်လုံးရဲ့လှုပ်ဆောင်မှုရည်ကြံမှုကြောင့်မြတ်စွာဘုရားညဏ်ဉ္ဇံအချိန်ခါမှာမဟာဗောဓိမန္တန်တို့ကြွတော်မူခဲ့ပါတယ်။ထိုနေ့မှာသုဇတာအမျိုးသမီးလူတန်းဘူးဆိုတဲ့နုက္ခနာဇွန်ကိုလည်းဖုံးပေးတော်မူခဲ့ပါတယ်။ထိုနုက္ခနာဇွန်ကသတ္တသတ္တဟလို့ခေါ်ဆိုအပ်တဲ့ခொနည်းခொနည်းကြီး49ရဲ့နေနိုင်သည့်အထိအပိထုံးပံပေးပါတယ်။ ပါရိမဏရောက်တဲ့အချိန်ကမှပထမညဉ့်ဥယျာဉ်အချိန်ကမှဘုရားရှင်ကမနက်ရံကုန်နေပြီးနောက်ဥပ္ပိနိဝါဒအနုတ္တိအဘိဉ္စင်ရှစ်ဖြစ်ဟောခန္ဓာအစဉ်ကိုနှံ့မြောက်ကြည့်လို့သိနိုင်တဲ့အဘိဉ္စင်ဉာဏ်တော်မြတ်ကိုတဖန်ပြန်ဝင်စားတော်မူပါတယ်ထိုဉာဏ်တော်မြတ်ဖြင့်ခန္ဓာ၅ပါးယုတ်တရားဉာဏ်တရားတွေကိုဣဇ္ဇဒဗိဒ္ဒနှစ်ဌာနလုံးမှာစနစ်တကျသိအောင်ကျူတာအထုတ်နိုင်တဲ့အထက်အထောက်အကူတွေဖြစ်ခဲ့ပါတယ်မြစ္စည်းမယံအလယ်မို့အလယ်ယံမှာကတော့မြတ်စွာဘုရားကဒီပါစကုအဘိညာဉ်ဉာဏ်တော်မြတ်ကိုတဖန်ရရှိအောင်ကြိုးပမ်းတော်မူပြန်တယ်ကိုဒီပါစကုဉာဏ်တော်မြတ်ရဲ့အကူအညီကြောင့်ဘုရားရှင်သည်ကြောင်းကျွတ်ဆက်နှံ့မှုပရိစ္ဆေသမုပ္ပါဒ်သဘောတရားရှင်ကိုသတိစိတ်ထိုးထွင်းသိမြင်တော်မူခဲ့ပါတယ်ဘုန်းတော်ရောင်ရောက်တဲ့အချိန်ခံကြတော့မှဘုရားရှင်သည်ဝိပဿနာဘာဝနာကမ္မထံကိုစီရင်တော်မူပါတယ်ဒုက္ခသစ္စာအမိရနေတဲ့ခန္ဓာ၅ပါးယုတ်တရားဉာဏ်တရားတွေကိုဣဿတဗိဒ္ဓနထာနနေနာမကအတိတ်နကပိစုတ်ပံဣဿတဗိဒ္ဓဟောလာရိကယုတ်ရင်းကြမ်းတဲ့ခန္ဓာ၅ပါးဒုက္ခမှသိမ်မွေ့မိတဲ့ခန္ဓာ၅ပါးဟိနယုတ်ရင်းတဲ့ခန္ဓာ၅ပါးပဏိတမောမြတ်တဲ့ခန္ဓာ၅ပါးဒုရဝေကွာတဲ့ခန္ဓာ၅ပါးတန်တိကနိဂတ်နေတဲ့ခန္ဓာ၅ပါးစတဲ့ဒီ17မျိုးသောအချက်ဖြင့်ဒီနည်းနဲ့ခန္ဓာ၅ပါးတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်းကျင်းပြီးတော့ဝိပဿနာဘာဝနာကမ္မထံစီးတဲ့တော့မူပါတယ်။ကောင်းကျိုးဆွတ်နေမှုပရိစ္ဆေသမုပ္ပါဒ်သဘောတရားတွေဆိုလဲအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်းကျင်းပြီးတော့ဝိပဿနာဘာဝနာကမ္မထံစီးတဲ့တော့မူပါတယ်။အဲ့ဒီလိုစီးရနေတဲ့ယုတ်တရားနန္တရားပရိစ္ဆေသမုပ္ပါဒ်သဘောတရားတွေကဘယ်လောက်များတယ်လို့မင်းတော့စက္ကဝဠာဂရေတသိန်းအတွင်းမှာပရမနုမြုခန့်လောက်ကျန်နေတဲ့ပရမတ္ထဓာတ်သားကိုယ်တော်နဲ့မချမ်းပဲအကျဉ်အကျံမရှိကိုယ်ဆိုင်အောင်ဝိပဿနာဘာဝနာကမ္မထံစီးရတော်မူတယ်လို့ဒီလိုကျမ်းစာများမှာဖော်ပြထားပါတယ်။ဒါဒီလိုပွားများအထုတ်တဲ့အတွက်နောက်ဆုံးမှာတော့ဘုန်းကြီးကလေးမိဟောကြမဲ့ဥပ္ပတ္တိရေတသုတ်တံအယခန္ဓာငြိဝိပဿနာဘာဝနာကမ္မထံအစဉ်စဉ်စဉ်းစားမှုလိုက်တဲ့အချိန်ခါမှာရကျင်သတ္တညုတဉာဏ်တော်အထွတ်တထားတဲ့အရတမေအရတဖို့တို့ဆက်ရောက်သွားတော်မူခဲ့ပါတယ်နော်အဲဒီလိုဆက်ရောက်တော်မူပြီးနောက်အာလုံသိတဲ့အတိုင်းပဲဘောရီပင်ပန်ဝန်းကျင်မှာတတ္တတ္တဟ949ရဲ့အစဉ်တော်မူပြီးတဲ့နောက်ဝါစီလက်ရင်ကြီးရောက်တော့မဟာကရုဏာတော်ဓမ္မပဝေဇာမိလောကကိုလမ်းမြောင်ကြည့်လိုက်တဲ့အချိန်ခါမှာပိဿဝဂိ၅ဦးအမှုရှိနေတဲ့ဇမရင်သက်ကြီးညံကိုရထက်မှာထင်ပေါ်လာတော်မူပါတယ်ထိုတော်ဘာဒီจุတန်းဝင်တော့မယ်ဆိုတော့ကိုလည်းဘုရားရှင်သိတော်မူတဲ့အတွက်ထိုနေ့မှာမြတ်စွာဘုရားဘောရီမန္တန်ကနေပြီးတော့ပါရမီပြီးဣတိပတနအမိရတဲ့မိဂရဝန်တော်တို့35ယုဇနာဝင်းခေါ်တဲ့အရက်ကိုတရားဥဒ္ဓမစက္ကဘောဓနာသုတ်တံဟောကြားပြတာအစိုးဆုံးမှာတော့မူဖို့ရန်အတွက်ညီဝဲပြီးတော့ကြွချီတော်မူပါတယ်နော်အဲ့ဒီကြွချီတော်မူတဲ့အချိန်ခါမှာဒီမိဂရဝန်တော်ကိုဣတိပတနာဆိုပြီးတော့ဒီလိုသံပင်ကြံခံများကဖော်ပြထားတယ်ဣတိဆိုတာကတော့ယနေ့ဒီကိုဣတိလို့ခေါ်ရောဓမ္မတာတော့ရှိတာမှန်တယ်ဒါပေမဲ့ဒီသောက်ကံမှာကတော့သဗ္ဗညုဘုရားရှင်မြတ်ကိုလည်းသဗ္ဗညုဣတိပြိစေကဗုဒ္ဓဘုရားရှင်မြတ်ကိုလည်းပြိစေကဗုဒ္ဓဣတိဆိုပြီးဒီလိုနဲ့ခေါ်သုံးဆွဲထားတာတွေ့ရတယ်ဒီတော့ဒီသဗ္ဗညုဣတိအမိရနေတဲ့သဗ္ဗညုဘုရားရှင်တို့ကဓမ္မစက္ကဗောဓနာသုတ်တံဒေသနာတော်ကိုခေါ်ကြတာဆုဆုံးမှအဖို့ရန်အတွက်ကောင်းရင်ဖြင့်ဗောဓိမံတိုင်မှကောင်းရင်ဖြင့်ကြာချီတော်မူပြီးထိုမိဂရဝံတော်မှာပဲဆင့်သက်တော်မူပါれ။ဒါကြောင့်ဒီတော်ကိုဣတိပဒနာယသိတို့သက်ဆင်းရန်ဒေသဆိုပြီးဒီလိုသတ်မှတ်ထားတယ်။နောက်တစ်ခုကတော့ပြိဿင်္ဂဗုဒ္ဓဘုရားရှင်တို့လည်းခန္ဓာမရဏတောင်းမှပရင်သုံးဆန္ဒတော်မူလျက်ယံခာနိရဒသမဘောမြတ်ကိုဝင်စားတော်မူပါれ။နိရောဓဓမ္မပတ်မှာထမ်းမြောက်တော်မူတဲ့အချိန်ခါမှာသံဃံဘုရားအတွက်ဗာရဏသီကြီးကိုကြားချီလာတော်မူကြပါတယ်။အဲဒီလိုကြားချီတော်မူတဲ့အချိန်ခါမှာလဲဒီဣတိပဒနာအမိရတဲ့မိဂရဝံတော်မှာပဲကောင်းကင်ကနေဆင့်သက်တော်မူတယ်။တခါတည်းဥပ္ပုပ်ပြုမယ်ဆိုရင်လဲဥပ္ပုပ်အလို့ငါ သစ္စင်္ဂဗုဒ္ဓဘုရားရှင်တို့ကြွချီတော်မူလာပါတယ်ကြွချီတော်မူလာပြီးတော့ဒီဣတိပရဏအမိယနေတဲ့မိဂရာဝန်တော်မှာပဲကောင်းငင်ကနေဆင်းသက်တော်မူတယ်သောကံခြင်းကိစ္စဥပုပ္ပခြင်းကိစ္စပြီးဆုံးတဲ့အခင်ခံမှာဤမောဒတော်သို့တဖန်ပြန်ကြွတော်မူဆိုရင်လည်းဒီဣတိပရဏအမိယတဲ့မိဂရာဝန်တော်မှာပဲကောင်းငင်ကိုပြန်တက်ပြီးတော့ကြွချီတော်မူပါတယ်ဒါကြောင့်ဒီနေရာကိုလူတို့ကနေပြီးတော့ဣတိပဒနာယသိတို့သက်ဆင်းရာဒေသယသိတို့ကောင်းငင်တို့ပြန်တက်ရာဒေသဆိုပြီးဒီလိုခေါ်တယ်။သာသမီတို့ကိုဘိမဲ့ပေးထားတဲ့ဘိမဲ့လွတ်ထားတဲ့ဒေသဖြစ်ခြင်းကြောင့်မိဂရာရလို့လည်းခေါ်ပါတယ်။သို့ဣတိပဒနာအမိရတဲ့မိဂရာဝန်တောင်းမှမြတ်စွာဘုရားသတင်းသုံးတော်မူစဉ်မြတ်စွာဘုရားဗာအမိရှိလေ။သတ္တရာဂောမဂဝါမြေဆဝေမီယေဘေကိုအမန်တေတိသတ္တရာဂောသောတိသတင်းသုံးစံနေတော်မူစေအခန့်၌ဘုရားဘုံတော်၆ပါးသခင်ဘုရားရှင်သည်ပင်စဝေကြီးဘိက္ခုပင်စဝေကြီးအမိရတဲ့ယဟန်တော်တို့ကိုအမှန်တည်းသည့်မိန့်ကြားတော်မူ၏ခရတရားဥစ္စာနော်တရားဥစ္စာလိုက်တဲ့အချိန်ခါမှာဘုန်းကြီးဒီနေရာမှာတရားနာပရိသတ်တွေကိုမေးခွန်းတစ်ခုထပ်မေးကြပါတယ်ဒီမေးခွန်းကအရှင်သာရိပုတ္တရာဂုရုမြတ်ကြီးကနာမည်ကျော်ဓမ္မတိကဖြစ်တော်မူတဲ့အရှင်ပုဏ္ဏမထေရကိုမေးတဲ့မေခွန်းဖြစ်ပါတယ်ဒီနေ့မှာအရှင်သာရိပုတ္တရာဂုရုမြတ်ကြီးနဲ့အရှင်ပုဏ္ဏမထေရတို့သာဝတိမီအနိအန္တဝံတို့လို့ခေါ်ဆိုအပ်တဲ့တို့အတွင်းမှာတွဲဆောင်တဲ့အချိန်ခါအရှင်သာရိပုတ္တရာဂုရုမြတ်ကြီးကအရှင်ပုဏ္ဏမထေရကိုမေခွန်းတစ်ခုမေးတယ်ဘယ်လိုမေးလဲကိမဒံစရဟံဟူသောဘဂဝတိကိမစရိယဟုတ်တိအာဟုသောငါရှင်ကိမဒံဘေအကျုံးဟာဘဂဝတိမြတ်စွာဘုရား၏ထံတော်မောက်၌ကိမစရိယသာသနာ့ကိမစရိယမေဃကိမစရိယဟုခေါ်ဆိုအပ်တဲ့မြတ်သောအကျင့်ကိုဟုတ်တိကျင့်သုံး၍နေပါသနည်းဘေဘာအတွက်ဘာအကျုံးဟာကြီးရွယ်ပြီးတော့မြတ်စွာဘုရား၏ထံတော်မောက်မှာကိမစရိယခေါ်တဲ့မြတ်သောအကျင့်ကိုကျင့်သုံးပါတည်းလေလို့ဒီလိုမေးတယ်။ဘယ်နဲ့တော့တရားနာပရိသတ်တွေဘုန်းကြီးကလည်းအဲ့ဒီမေးခွန်းတစ်ခုမေးခဲ့တယ်။ဒီတိုင်းကြီးတွေဘာအတွက်ယူရပြီးတော့တရားဘာဝနာအထောက်ကြတယ်လို့မေးရင်ဘယ်လိုဖြစ်မလဲ။ဟင်?အဲအရှင်မဟာဗုဒ္ဓမထေရကပြန်ဖြေတယ်နော်။အနုဘာဒံပရိနိဗ္ဗာန်ထံခေါ်အောင်သောဘဂဝတိဓမ္မစရိယဟုတ်တည်း။အောင်သောငါရှင်အောင်သောသရိဘုဒ္ဓအရှင်ဘုရားသရိဘုဒ္ဓအနုပါဒပရိနိဗ္ဗာန်ထသဇွန်တကုသောဥပါဒဏ်၏ခန္ဓာငါးပါးတို့အဖို့၌စွမ်းလွန်မှုမရှိဘဲပရိနိဗ္ဗာန်ဆန်နိုင်ရအလောကဘဂဝတိဘုံတော်သောဘသခင်ဘုရားရှင်ဤခန္ဓာမောက်၌ပြမစရိယမြတ်သောအကျင့်ကိုသတိကျင့်သုံး၍နေပါ၏အနုပါဒသဇွန်တကုသောဥပါဒဏ်၏ခန္ဓာတို့အဖို့၌စွမ်းလွန်မှုလုံးလုံးမရှိဘဲပရိနိဗ္ဗာန်စံသွားနိုင်ဖို့ရန်အတွက်ရည်ရွယ်ပြီးတော့မြတ်စွာဘုရားထံတော်မောက်မှာမြတ်သောအကျင့်ကိုကျင့်ပါတယ်နော်အနုပါဒာပရိနိဗ္ဗာန်ဆိုတော့ကတော့ဒီလိုပါယဟနာအရှင်မြတ်တို့ပရိနိဗ္ဗာန်စံတော်မူတဲ့အချိန်ခါမှာပရိနိဗ္ဗာန်သုတိရဲ့နောက်ဆွယ်၌တဇွန်တခုသောခန္ဓာငါးပါးစံလုံးလုံးမရှိဘူးဘာကြောင့်လဲယဟန်အရတ္တမေကိုဆက်ရောက်တော်မူတဲ့အချိန်ခါမှာတို့ရဲ့အရတ္တမေညာကဥပါဒဏ်နဲ့ခန္ဓာငါးပါးတို့အပေါ်၌အလစ်အလစ်ထပ်မှန်ပြီးဖြစ်အောင်ဆွဲလန်းနေတဲ့ဥပါဒဏ်တရားအလုံးကိုအရတ္တမေညာကအကျွင့်မဲ့ပယ်သတ်ထားပြီးဖြစ်ပါတယ်။အဲဒီလိုအကျွင့်မဲ့ပယ်သတ်ထားတဲ့အတွက်ယဟန်အရှင်မြတ်တို့ပြိဋိဘံစံတော်မူတဲ့အခါအတုသဖြင့်ပြိဋိဘံစံကံဤမရဏတဏ္ဍောသောတဲ့အချိန်ခါမှာဒီမရဏတဏ္ဍောမရဏတဏ္ဍသောကတိဇွန်တခုသောဥပါဒဏ်နဲ့ခန္ဓာ၅ပါးတို့အပေါ်နဲ့ဆွဲလန်းမှုလုံးလုံးမရှိတော့ဘူးမရဏတဏ္ဍသောရဲ့ရှေ့မှနဲ့ဆွဲလန်းမှုလုံးလုံးမရှိတော့ဘူးဆွဲလန်းမှုမရှိတဲ့အတွက်အတိတ်တဏ္ဍဆက်ဆက်ကထထောင်ထားတဲ့ကံတွေပိစုတ်ပါမယဟနာမရှိမြေထထောင်ထားတဲ့ကံတွေကလည်းအကျိုးပေးခြင်းနဲ့စွန့်အင်းနေကုန်ခန်းသွားတယ်ဘာကြောင့်လဲတဏ္ဍအစိုးတအစင်းတဆိုတဲ့အဖို့ကိုရရှိမှကံကအကျိုးပေးနိုင်ပါတယ်ဘဝတနာအစွန်းတဲ့အစိတ္တဥဆောင်နေတဲ့ဥပါဒံဆွမ်းလန်းမှုတရားအလုံးကအကျဉ်းချံမရှိပုံသင်အောင်ဆုံးရှုံးသွားတဲ့အတွက်တို့ထုံထားတဲ့ကံကြီးစီအကျိုးပေးနိုင်တဲ့ဆွမ်းရှင်ကုန်သွားတယ် ဆိုင်နေကုန်သွားတဲ့အတွက်ပြဏိဘာဏသုတိရဲ့နောက်ဆွဲမှာဘဝတည်းဆိုတာမရှိတော့ဘူးလို့ဇောတိကုသောခန္ဓာ၅ပါးဆိုတာလည်းမရှိတော့ဘူးအဲ့ဒီလိုအကျဉ်အကျံမရှိချုပ်ငြိမ်းမှုကိုအနုဘာတာပြဏိဘာလို့ခေါ်ပါတယ်ထို့အနုဘာတာပြဏိဘာစံမှုရဲ့အတွက်ညီဝဲပြီးတော့မြတ်စွာဘုရားထံတော်မှောက်မှာဓမ္မစရိယခေါ်တဲ့မြတ်သောအကျင့်တွေကိုပြည့်ချံချက်ကိုပေါင်းများအထောက်အကျင့်ဖြစ်ပါတယ်ဆိုပြီးတော့ဒီလိုပြန်အဖြေပေးတယ်ဘယ်နဲ့တော့ဒီကကြီးတွေပြိဋိဘမစမ်းခြင်းဘူးလားဟမ်ဘယ်လိုဖြေကြမလဲမခွန်းနိုင်သေးဘူးသူကနော်ဟိုစင်ကာပူနဲ့မခွန်းနိုင်တော့ပြောတာပါနော်ကဲအဲ့ဒီလိုအနုဘန္ဒပြိဋိဘစမ်းခြင်းရင်ဘာလုပ်မလဲဆိုတော့ဒီလုံးတန်နှစ်ခုကဘယ်လိုကျင့်ရမလဲဆိုတာကိုညွှန်ကြားပေးနေပါတယ်နော်ဒါကြောင့်ဒီသင်္ခါမဘုရားရှင်ကသစ္စာဝတ်ကြီးငါးဥစ္စာကိုဒီတမစိတ်ချံဒေသနာတော်ကိုစတင်ပြီးဟောပြီးဘယ်လိုဟောလဲဂွေမေဘိကဝေအန္တပပိစီတေနာနာတိဝိတ္တဖာဘိကဝေစိတ္တယံတို့ပပိစီတေနာအင်အားဒီထောင်လူဘုံကိုစောင့်ခွာလိုက်ရဲ့ရှင်ဟံပြည့်ဝလာသောပုဂ္ဂိုလ်သည်ဤတွင်အန္တာဤအခုအစွန်းနှစ်ဖက်တို့ကိုနာတဝိတဘာမမီဝဲမရှိတာအကုန်အစွန်းနှစ်ဖက်အခုအစွန်းနှစ်ဖက်ကိုမမီဝဲမရှိကြပါနဲ့ပြိဋိဘံစံခြင်းနဲ့ဆိုရင်တော့မလုပ်ပါနဲ့နော်ဘာလို့လဲကတမေတွင်ရောဇယံကာမေဒုက္ကမသုခလိကနုယောဂဟိနောကမ္မောပုဒ္ဓုသတိကောတဏျောနတ္ထတန်ဟိတောယောဇယံအတ္တကမ္မအတ္တကိလမထံလူယောဂဒုက္ခနရယောနတ္ထတံဟိတောကတမေထွေအဘယ်တရားနှစ်ပါးတို့ဤဟူမူကားကာမိတုဒုက္ကမတို့၌ကမ္မဒုက္ခလိကနုယောဂောကိလေသာကမ္မဖြင့်ချမ်းသာလူကကုန်ဤကတည်းကအဖံမမီဝဲရှိကခြင်းအထုတ်ခြင်းဟုခေါ်ဆိုသောဒီနောယုံညာသောခံကိုရလို့တို့ရဲ့အလေးထားဖြစ်သောပုသောရှင်သောပုသောရှင်ကမိသားတို့ရဲ့အလေးချင်းဖြစ်သောအနရိယောအရိယသရောကောင်းတို့၏ဥစ္စာမှုသောအနတ္တတန်ဟိတောအကျိုးတိဘောနှင့်မဆက်ရှင်သောညောဇယံကမဒုက္ခလိကအလူယောဘောအခြင်းဒီလေကာမေတုကာမတို့၌ညောဇယံကမဒုက္ခလိကအလူယောဘောအခြင်းကိလေသာကမ္မဖြင့်ချမ်းသာဒုက္ခကိုညှိတတ်လျက်အဘမံကျူလာအထုံချင်းကာမဒုက္ခလိကနုယောဂဖြစ်စဉ်သည်အတ္တိရှိ၏ဒုက္ခစဉ်သောအနာရိယောအရိယသရောကောင်းတို့၏ဥစ္စာမုံသောအနတ္တနဟိတောအကျိုးစီးပွားနှင့်မဆက်ရှင်သောယောဇာယံအတ္တကိလမထနုယောဂအခြင်းမိမိကိုယ်ကိုနှင်းပါနှိမ့်ဆက်ခြင်း၌အဘမံကျူလာအထုံချင်းအတ္တကိလမထနုယောဂဖြစ်စဉ်သည်အတ္တိရှိ၏နံပါတ်1ကကာမဒုက္ခလိကအနုယောဂနံပါတ်2ကအဋ္ဌကိလမထအနုယောဂကာမဒုက္ခလိကနုယောဂကတော့ကာမေတုကာမဒုက္ခလိကအနုယောဂဆိုပြီးဒီလိုဘုရားရှင်ကဟောထားပါတယ်ဝိတုကာမလို့ခေါ်ဆိုအပ်တဲ့အာယုံအမျိုးမျိုးပေါ့အစဉ်အတန်အနတ်အရတာအတွေ့အထိခေါ်တဲ့ဒီအာယုံ၅ပါးကာမဂုဏ်တရားတွေအပေါ်၌လိုလားတတ်မဲ့တဲ့ကိလေသာကာမဖြစ်ကာမဂုဏ်ရောက်ဖြစ်ပေါ်လာတဲ့ချမ်းသာဒုက္ခအပေါ်မှာညစ်ကြွတ်တာလျက်ဒီလိုချမ်းသာဒုက္ခမျိုးတွေရရှိဖို့ရန်အဖန်ဖန်ကြိုးစားအထောက်နေခြင်းကိုကာမဒုက္ခလိကအနုယောဂလို့ခေါ်ပါတယ်အဲဒီကာမဒုက္ခလိကအနုယောဂကိုဘုရားရှင်ကဘယ်လိုရှုံ့ချထားသလဲဟိနယုံညံ့တဲ့လုပ်ငန်းဖြစ်တယ်ကာမရွာသူတွေလေ့ကျင့်တဲ့အလေ့အကျင့်ဖြစ်တယ်ပုဒ္ဒုဇနီကပုဒ္ဒုဇင်္ဂမိတ်သားတို့ရဲ့အလေ့အကျင့်သာဖြစ်တယ်အနရိယအရိယသရဘုံတို့ရဲ့ဥစ္စာမဟုတ်ဘူးမြင့်မြတ်တဲ့လုပ်ငန်းခွင်မျိုးမဟုတ်ဘူးအနတ္ထတန်ဟိတအကျိုးစီးပွားနဲ့မဆက်ရှင်ဘူးဆိုပြီးဒီလိုဟောထားတယ်ဘယ်လိုအကျိုးစီးပွားနဲ့မဆက်ရှင်တယ်လဲတရားကြီးတွေတတိယစီခြင်းလို့နော်ဘုန်းကြီးနည်းနည်းတော့ပြောပါမယ်မြတ်စွာဘုရားကဟိုဘက်ကအာတိတ်ပရိယယသုတ်တံမှာဒီအဖြစ်ကလေးတွေကိုခေါ်ထားတယ်နတ်သာတန်ဟိတအကျိုးစီးပွားနဲ့မဆက်ရှင်ဘူးအာယုတခုကိုတွေ့လိုက်ပြီအစင်းတခုပဲတွေ့ပြီဖြစ်စေအတန်ကိုကြားပြီဖြစ်စေအနံ့ကိုနန္ဒီဖြစ်စေအရတာကိုတွေ့ကြည့်တယ်ပဲဖြစ်စေအတွေ့အထိကိုတွေ့ကြည့်မိပြီပဲဖြစ်စေဒါကယောက်ျားပဲဒါကမိန်းမပဲလို့ဆွဲယူတယ်ဒ ဒါကသားပဲဒါကသမီးပဲဒါကအဖိုးကြီးပဲဒါကအဖွားကြီးပဲလို့ဆွဲယူတယ်။အဲဒီလိုဆွဲယူတာကိုနိမိတ်တဲ့ကာဟလို့ခေါ်ပါတယ်။ဘုရားအဲဒီလိုဆွဲယူနေကျင်တတ်လားဆိုတော့မကျင်တတ်သေးဘူးနောက်ထပ်ဘယ်လိုဆွဲတယ်။ဟောဒါကမျက်လုံးလေးပဲဒါကမျက်ခုံးပဲဒါကမျက်နှာပဲဒါကလက်ပဲဒါကခြေပဲဒါကလှတဲ့ဒါကမလှဘူးဆက်တဲ့ဆဲဆွဲပြီးဆွဲယူကြတယ်။အဲဒါကိုအနုပစ္စနဲ့ကာဟလို့ခေါ်ပါတယ်။အဲ့လိုဆွဲလမ်းမှုဖြင့်ဒီအာယုံငါးပါးကာမဂုဏ်တရားသက်ရှိတတ်တဲ့ကာမဝဋ်ထုအဆုတ်တို့အပေါ်မှာဆွဲလမ်းနေတဲ့အချိန်ခါမှာဘုရားနဲ့တည်သွားခြင်းဘာဖြစ်မလဲတတမေစေသမယေကာလံကရိယာဌာနမေတံဝိသတိယံတွင်ဉာဏ်ကတိနိုင်ညတရံကတိဉ္စီစေယယံတွင်ဉာဏ်ကတိနိုင်ညတရံကတိဉ္စီစေယဤရိဟောပါတိသန္တာယောနိဝါတသမိသမယေထိုကဲ့သို့သောနှစ်သက်တရားမှုဖြင့်ယပနှောင်ဖွဲ့၍ကြီးနေတဲ့ထိုချိန်ကမျိုး၌စေကလံကရိယအကရိယမြတ်သိသောညာအာအင်းဝံတတိဤသို့သိသောခက်သည့်ရှိသောဒိဋ္ဌိယဝငယမူရီဖြစ်သောတိသန္ဒယောနေဝတိသံမူရီဖြစ်သောဂိဏံကတိညာမျိုးသောကတိတို့တွင်အညတရံကတိအမမတ္ထတပပသောကတိတို့ကိစ္ဆယနာရောက်လျာ၏ဣဒံဌာနဣမယတိသံဟုခေါ်ဆိုအပ်သောနှမျိုးသောကတိတို့တွင်တမျိုးမျိုးသောကတိတို့လာရောက်ရာခြင်းဟုခေါ်ဆိုအပ်သောဤအကြောင်းများမျိုးသည်ဝိသတိခြင်းစားဧကံရှိသည့်အမှန်တည်းအယုံငါဘကံကုံတရားတွေခံစားတယ်ဆိုတာကဒီခန္ဓာဒုက္ခကိုသိတဲ့ဉာဏ်လို့ခံစားနေတာဖြစ်တယ်။ဒီကတွေ့တာတဲ့စိတ်ထားဖြင့်ခံစားနေခြင်းဖြစ်တော့အဲ့ဒီလိုအယုံငါဘကံကုံတရားတွေကိုခံစားနေတုံပြုံးနေသိသွားခဲ့ရင်နှစ်သက်လာရမှုဖြင့်ရပ်ပနှောင်ဖွဲ့တဲ့စိတ်တွေဇက်တိုက်ဖြစ်နေတော့ပြုံးနေသေးသွားခဲ့မယ်ဆိုရင်မယဲနဲ့တိရိစ္ဆာန်နှမျိုးတမျိုးမျိုးသောဘုံဘွတ်တို့ရောက်မယ်ဆိုတဲ့ဒီအကြောင်းကြားသည့်ထိစ္ဆာဧကံရှိနေပါတယ်အဲ့ဒါဘုန်းကြီးဟောတာမဟုတ်ဘူးနော်ဒကမကြီးဟမ်ဒကာကြီးတွေမြတ်စွာဘုရားဟောနေတာဘုန်းကြီးကဒါကြောင့်ဒကာကြီးတွေကိုမင်းကိုမေးနေတဲ့မြတ်စွာဘုရားအပေါ်နဲ့ယုံကြည်မှုတရားတရားထိစ္ဆာန်ရှိပါရဲ့လားလို့မေးတယ်မြတ်စွာဘုရားဟောကြားပြတာဆုဆုံးတော်မူတဲ့တရားဒေသနာတော်အပေါ်မှာရောယုံကြည်မှုတရားတရားထင်ရှားရှိပါကလားလို့ခွန်ကြီးကရှေးဥစွာမေးခဲ့ပါတယ်ဒကာကြီးတွေဘယ်လိုဖြေလဲအဲ့ဒါပဲနည်းနည်းသတိထားကြနော်ကိုငါဟာဘယ်လိုနေရာမျိုးမှာနေနေလဲဆိုတာကိုမိမိကိုယ်ကိုမိမိတတိရှိဖို့လိုတယ်နော်အဲဒီတော့တရားနာယုံနဲ့မပြီးဘူးဒီတရားကဘာအတွက်ငါနာနေသလဲဥတည်ချက်တစ်ခုခုရှိဖို့လိုတယ်ဘုရားကဘုရားရှင်ရဲ့သန္တာတော်မှာမြမစရိယခေါ်တဲ့မြတ်တော်ကျင့်စဉ်တွေကိုကျင့်တယ်။ဘာဥဒိကျက်ရှိတယ်ဥဒိကျက်တစ်ခုခုရှိရမယ်။မြတ်တော်ကျင့်စဉ်ကိုမကျင့်ဘူးကာမဂုဏ်ခံစားတယ်ဘာဥဒိကျက်ရှိတယ်။ဒါမိမိဘုံကိုမိမိမေ့ထားဖို့လိုတယ်နော်။ဒါတော့ဒီကျင့်စဉ်တွေကငရဲနဲ့တိရိစ္ဆာန်နှစ်မျိုးတမျိုးသောဘုံဘဝရောက်မယ်ဆိုတော့ငရဲကအကြီးဆုံးဒုက္ခတိရိစ္ဆာန်ကအပေါ်ဆုံးဖြစ်တဲ့အဘယ်ဒုက္ခအဘယ်ဝင်လေးပုံရှိတဲ့အနက်ကအပြင်းဆုံးဖြစ်တဲ့ငရဲဒုက္ခနဲ့အပေါ်ဆုံးဖြစ်တဲ့တိရိစ္ဆာန်ဒုက္ခကိုရောက်ရှိမယ်ဆိုရင်အလယ်မှာရှိနေတဲ့အတုရကဲနဲ့ပိဋကဘွားကတော့ပြောနေပါမလို့တော့ဘူးနော်။ဒါကြောင့်အမယ်လေးပုံကိုရောက်စေတတ်တယ်ဆိုရင်ဒီလိုကကာမဒုက္ခလေးကလူယောကခေါ်တဲ့ကာမဂုဏ်ချမ်းသာကိုအစဉ်တစိုက်မှုဝဲသုံးဆောင်ခံစားနေခြင်းသည်အကျိုးရှိတဲ့လုပ်ငန်းလို့ပြောလို့ဖြစ်ပါမလား။မဖြစ်ဘူးနော်။ဒါကြောင့်မြတ်စွာဘုရားကအနတ္တသံဃိကအကျိုးမရှိတဲ့လုပ်ငန်းတွေသာဖြစ်ပါတယ်။အဲ့ဒီလုပ်ငန်းကိုကာမဒုက္ခလိကအနုယောဂဆိုပြီးခေါ်တယ်။နောက်တစ်ခုကတော့အတ္တကိလမထာနုယောဂမိမိကိုယ်ကိုမိမိညှိမှန်းသိစေတဲ့သုဘောမှာအိတ်တဲ့နေပူရမနေတဲ့စသည်ပေါ့။နောက်မိလုံတဲ့စသည်ဖြင့်မိမိကိုယ်ကိုညှိမှန်းသိစေတဲ့နွားလိုခြင်းနဲ့ခွေးလိုခြင်းနဲ့စသည်ဖြင့်မိမိကိုယ်ကိုညှိမှန်းသိစေတဲ့အဲ့ဒီလုပ်ငန်းကလည်းဒုက္ခဆင်းရဲဖို့အကြောင်းသာဖြစ်တဲ့အနရိယဖြူစင်မြင့်မြတ်တဲ့လုပ်ငန်းလည်းမဟုတ်ဘူးအနတ္တသဟိတအကျိုးမရှိတဲ့လုပ်ငန်းဖြစ်တယ်။အဲ့ဒီအကျိုးမရှိပုံနဲ့ပတ်သက်လို့လဲမြတ်စွာဘုရားကဟောမိသမအနိကေမှာဟောကြားထားတော်မူပါတယ်။ခွေးလိုခြင်းတဲ့ပုဂ္ဂိုလ်ဘာဖြစ်နေတယ်လဲနွားလိုခြင်းတဲ့ပုဂ္ဂိုလ်ဘာဖြစ်နေတယ်လဲလို့လာပြီးတော့မေးတယ်။အဲ့ဒီတက်ဂရုံးနှစ်ဦးကအဲဒီကမှခွေးလိုခြင်းခွေးဖြစ်မယ်နွားလိုခြင်းနောက်ဘက်မှလည်းနွားဖြစ်မယ်ဆက်ပြီးဖြင့်မြတ်စွာဘုရားကပြန်ဟောတယ်နော်ဒါကြောင့်အကျိုးရှိတဲ့လုပ်ငန်းမျိုးတွေဟုတ်သလားမဟုတ်ပါဘူး အဲ့ဒီနှစ်ခုကိုမြတ်စွာဘုရားကဒွေကုဋ္ဌာတဒွေအန္တယုတ်ညံ့နေတဲ့အစွန်းနှစ်ဖဲဆိုပြီးတော့မြတ်စွာဘုရားကဟောပါတယ်အဲ့ဒီလိုဟောလိုက်တဲ့အချိန်ခါမှာဒွေမေဘိကဝေအန္တပပိစိတေနာနသေဝိတ္တဗာဘိကဝေစိတ္တဉ္ဇံတို့ပပိစိတေနာအိယတိထောလူဘုံကိုစွန့်ခွာလဲ့ရဲ့အိယမထောင်သည်ယဟန်ဘုံ၌ရှင်ကြံကြုံကုန်ပါများအထုပ်ရဲ့ရှင်တော်ယဟန်တော်သည်ဤမေတွေအန္တာဤအယုတ်တရားနှစ်ပါးအစွန်းနှစ်ဖက်တို့ကုဏဒေဝီတာပမမီဝဲမရှိကအကုန်ဒါဒီကိုမပွားများပါနဲ့ဆိုပြီးတော့မြတ်စွာဘုရားကဟောတယ်အဲ့ဒီဒေသနာဟောလိုက်ပြီးနေ့ဒီဇိုင်းနဲ့ချင်းဂွေမေဘိကွေအန္တာပပိစီဒေနနဒေဝီတာပဆိုတဲ့ဒီအသံတော်ကမြတ်စွာဘုရားရဲ့တကောတေဇောအနုဘောကြောင့်ကောင်းလောကဓာတ်တခွင်အကုန်လုံးပြန့်နှံ့သွားတယ်လောကဓာတ်တခွင်တခွင်ကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်30ဘုံရှိတဲ့အနဲ့အောက်ငရဲကနေပြီးတော့ဟိုအထက်ဘဝဘုံအထိအကုန်လုံးပြန့်နှံ့သွားတယ်30ဘုံပြန့်နှံ့လိုက်တဲ့တစ်ပြိုင်တည်းထဲကောင်းလောကဓာတ်တခွင်ကောင်းလောကဓာတ်တခွင်မှာတည်ရှိနေတဲ့နတ်ပြမားအထုသဖြင့်ပြမားတွေ38ဂရီပဲဒီလိုဆက်ရှင်ကလေးကလည်းချက်ချင်းတို့ရဲ့တကောဖြင့်မိဂရာဝန်တော်ကိုဆက်ရောက်လာကြတယ်ရွတ်ထိုက်တဲ့နတ်ဒီကလည်းမိဂရာဝန်တော်ကိုဆက်ရောက်လာကြပါတယ်မိဂရာဝန်တော်တင်လာဆိုတော့မကပါဘူးတဖြည်းဖြည်းနဲ့တတ္တဝါတွေကတော်တော်ကြီးကျက်ကျက်ပြတ်ပြတ်အနန္တအဆုံးပိုင်းချာမရှိအောင်ပြည့်ပြတ်သွားပါတယ်အဲ့ဒီနတ်ပြမာတွေဟာဘယ်လိုနတ်ပြမာတွေလဲလို့မေးလိုက်တော့သူတို့ကရွတ်ထိုက်တဲ့ဒီနောက်ပြမာတွေဖြစ်နေကြတယ်ကျွန့်ထိုက်တဲ့ပါရမီမျိုးစိတ်တွေကိုစနစ်တကျထူထောင်ခဲ့ကြတယ်တို့ရဲ့ပါရမီတွေကဒီချင်းကမှလည်းရင့်ကျက်လာကြပြီဖြစ်တယ်ရင့်ကျက်လာတဲ့အတွက်ကျွတ်တန်းဝင်ကြမဲ့ဆဲဆဲဖြစ်တယ်နေရောင်ကြီးကိုမျောနေတဲ့ကြာပန်းတွေဖြစ်ကြပါတယ်အမတန်စင်ကြဲအင်းမြနေတဲ့ဖြူစင်ကြီးမြနေတဲ့ကြာအိမ်တွေအတွင်းမှာပွင့်နေတဲ့ပွင့်လူဆဲဆဲဖြစ်နေတဲ့ကြာပန်းတွေဖြစ်ကြတယ်အဲ့ဒီကြာပန်းတွေကဒေသနာယောင်ကြီးလို့ခေါ်ဆိုအပ်တဲ့ဒီဓမ္မစကြာဒေသနာတော်လို့ဒေသနာယောင်ကြီးလို့ခေါ်ဆိုအပ်တဲ့နေယောင်ကြီးရဲ့ပပန်းမှုကိုလိုအပ်နေပါတယ်။နေယောင်ကြီးပပန်းလိုက်တဲ့နဲ့တပင်ငယ်တဲ့သစ္စာလေးပါးကိုသိခြင်းဆိုတဲ့ပွင့်လင်းမှုတွေကပေါ်ပေါက်လာတတ်မှဖြစ်တယ်။အဲ့ဒီနတ်ပြမာတွေအလုံးဆက်ရောက်လာပြီ။ဆက်ရောက်လာတဲ့အချိန်ခါမှာဒီတောက်တံကိုမြတ်စွာဘုရားကဆက်ပြီးဟောတယ်နော်။ဘယ်လိုဆက်ဟောလဲ။ဒီရင်ခွန်ပင်ကူပြီးဥမောအန်တဲ့လူပါကံမှာမိတိမှာပฏิပဒါတထသတိနာမိသံဗုဒ္ဓသကုကရဏီညာနာကရဏီဥပသမယအဘိညာယသမ္မောဒာယနိဗ္ဗာနာယနာဝတတိဘိက္ခုရှင်သာယံတို့ဣန္ဒိကောဥပောအန္တေထောအစွန်းနှစ်ဖက်တို့ကိုအနုပကံမမကရောက်မူ၍တထသတိနာတထကတအမိရတော်မူသောသင်တို့စီအင်္ဂါဖျားသည်အဘိနံဗုဒ္ဓထိုးထွင်း၍ပြည့်မြင်တော်မူအပ်သောသကုကရဏီပညာမျက်စိကိုပြုလုပ်တတ်သောဉာဏကရဏီအသိဉာဏ်ကိုပြုလုပ်၍ပေးထသောမိစီမပฏิပဒါအလယ်လောက်ဖြစ်သောမိစီမပฏิပဒံကျင့်ဝတ်သည်ဥပသမယာသိရင်သာအပူငင်းဧခြင်းဟာအဘိညာယသစ္စာလျာတရားမြတ်ကိုထောထွင်းသိမြင်ခြင်းဟာသံဘောဓာယအရိယမဉ္ဇဉ်ဖြင့်သစ္စာလျာတရားမြတ်ကိုထွင်းပေါက်သိမြင်ခြင်းဟာနိဗ္ဗာန်ယအသင်္ကတတအငိဋ္ဌနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဟာတောတတိမုခ္ခမတွေဖြစ်ပါပေ၏ဒီစကားလေးကအရေးကြီးလာပြီမိစိမပฏิပ္ပရာအလဲအလတ်ကျင့်စဉ်ဒီအလဲအလတ်ကျင့်စဉ်ကတထဂတိနအဘိသံဗုဒ္ဓငါဘုရားရှင်ကိုတော်တိုင်ထွန်းထွန်းသိထားတဲ့အလဲအလတ်ကျင့်စဉ်လည်းဖြစ်တယ်သကုကရဏီပညာမျက်စိကိုပွင့်လင်းသောအောင်ပြုလုပ်ပေးတတ်တဲ့အလယ်လတ်ကျင့်စဉ်လည်းဖြစ်တယ်။ညာလကရဏီအတိညာဉ်တွေကိုပွင့်လင်းလာအောင်ပြုလုပ်ပေးတတ်တဲ့ကျင့်စဉ်လည်းဖြစ်တယ်။ဥပသမယကိလေသာအပူတွေငြိမ်းအေးဖို့ရန်ကျင့်စဉ်လည်းဖြစ်တယ်။အဘိညာယသစ္စာလျှက်တရားများကိုထိုးထွင်းသိမြင်ဖို့ရန်လည်းဖြစ်တယ်။သံဘောဓာယအရိယမဉ္ဇဉ်ရရှိပြီးတော့ဒီအရိယမဉ္ဇဉ်ဖြင့်ထိုးထွင်းသိရမယ့်သစ္စာလျှက်တရားများကိုထိုးထွင်းသိဖို့ရန်အတွက်လည်းဖြစ်တယ်။နိဗ္ဗာန်ယအသင်္ကတတအငိဋ္ဌနိဗ္ဗာန်ကိုထိုးထွင်းသိမြင်ဖို့ယံမျက်မှောက်ပြုဖို့ယံအတွက်လည်းဖြစ်ပါတယ်ဆိုပြီးတော့ဒီလိုမြတ်စွာဘုရားကတရားကို အထုလာခြင်းအောင်တရားရဲ့ဂုဏ်ကျေးဇူးတွေကိုဟောပေးပါတယ်ဒီတော့ဒီမိစိမပရိပရာဆိုတာဘာလဲလို့သိဖို့မလိုဘူးလားလိုရလားအဲ့ဒီမှာမြတ်စွာဘုရားကဆက်ပြီးဟောတယ်ကတမသာသဗ္ဗေကိုမိစိမပရိပရာတတ္ထကတိနာအမိသံဗုဒ္ဓသကုကရဏီညာနာကရဏီဥပသမယအပိညာယသံဗုဒ္ဓယနိဗ္ဗာန်ယသံဝတ္တိဒီခွေစိတ္တယံတို့တထဂတိနတထဂတမိယတော်မူသောတင်တို့ဆရာငါဗျာသည်အပိသံဗုဒ္ဓထိုးထွင်း၍သိမြင်တော်မူသောညာသကုကရဏီပညာမျက်စိကိုပြုလုပ်ပေးတတ်သောညာနာကရဏီညာအမြင်ကိုပြုလုပ်ပေးတတ်သောယံမိသမပရိပဒအကျင့်အလဲအလတ်ဖြစ်သောမိသမပရိပဒကျင့်ဝတ်သည့်အထည်ရှိယံမိသမပရိပဒအကျင့်အလဲအလတ်ဖြစ်သောမိသမပရိပဒကျင့်ဝတ်သည့်ဥပသမယကိရသာအပူငင်းခြင်းခါအပညာယသစ္စာလျက်တရားမြတ်ကိုထုတ်ပြန်သိမြင်ခြင်းခါသံဃောဒါယအရိယမဉ္ဇဉ်ဖြင့်သစ္စာလျက်တရားမြတ်ကိုထုတ်ပြန်သိမြင်ခြင်းခါနိဗ္ဗာန်ဓာယအသင်္ကတတဉ္စံနိဗ္ဗာန်ကိုမြတ်မောပြုခြင်းခါသံဝတ္တိဖြစ်၏။သာမတိမပရိပရာထောအလေအလတ်ဖြစ်သောမိတိမပရိပရာကျင့်ဟောပฏิပတ်တိကတမသအဘေဘာနိ။မြတ်စွာဘုရားရှင်ကိုတော်တိုင်ထိုးထွင်းသိမြင်ထားတဲ့ပညာမျက်စိကိုပြုလုပ်ပေးတတ်တဲ့ဉာဏ်အမြင်ကိုပြုလုပ်ပေးတတ်တဲ့ကိလေသာအကုဉ္ဉေစေတတ်တဲ့သစ္စာလျက်တရားမြတ်ကိုထိုးထွင်းသိမြင်စေတတ်တဲ့မဉ္ဇဉ်ကိုရရှိဖို့ရန်အတွက်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရန်အတွက်ဖြစ်နေတဲ့ဒီမိသမပရိပရာခေါ်တဲ့ကျင့်ဝတ်ပရိပတ်ဟာဘာလဲဆိုပြီးတော့မြတ်စွာဘုရားမေးခွန်းမေးတယ်။အဲဒီချိန်ကမှဘုရားရှင်ကဘယ်လိုပြန်ဖြေလဲ။အရမေဝရိယောချင်းချင်းသောမေကောတိယတိတံတမ္မာတ္တိတမ္မာသင်္ကပ္ပောတမ္မာဝါစာတမ္မာကမ္မန္တော။တမ္မာအာဇီဝတမ္မာဝါယမောတမ္မာတ္တိတမ္မာသမာဓိ။ယမေဝအရိယောအချင်းကြီးသောမြတ်ကောဤမကင်ဤဖြူစင်မြင့်မြတ်သောမကင်ရှိပါအကျင့်တရားသီသာလင်သည်ဤတံဤဖြူစင်မြင့်မြတ်သောမကင်ရှိပါရှင်းဟောတရားသီကတရားထာကတမအပ္ပနိသမ္မာဒိဋ္ဌိသမ္မာဒိဋ္ဌိ၎င်းသမ္မာသင်္ကပ္ပသမ္မာသင်္ကပ္ပ၎င်းသမ္မာဝါစာသမ္မာဝါစာ၎င်းသမ္မာကမ္မန္တသမ္မာကမ္မန္တ၎င်းသမ္မာအာဇီဝသမ္မာအာဇီဝ၎င်းသမ္မာဝါယမောသမ္မာဝါယမ၎င်းသမ္မာတတိသမ္မာတတိ၎င်းသမ္မာသမာဓိသမ္မာသမာဓိ၎င်းသမ္မာသမာဓိ၎င်းဒီအလုံးမဲ့ခင်ဘယ်နှပါလဲ၈ပါသမ္မာဓိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမနမတတိနမသမာဓိအလုံးစည်းရထားကြတယ်နော်သိကောင်းတယ်ဒါလေးတွေကဘုန်းကြီးတို့အခြေခံကျင့်ဖို့ပဲဒီလိုဘုရားရှင်ကငါကိုယ်တိုင်လည်းထုတ်ထွင်းသိထားတဲ့မိစ္ဆိမပရိပဒါလည်းဖြစ်တယ်ဒီမိစ္ဆိမပရိပဒါကျင့်ဖို့ကသက္ကုကရဏီပညာမျက်စိတွေကိုလည်းဖြစ်ပေါ်လာအောင်ပြုလုပ်ပေးတယ်ဉာဏကရဏီအသိဉာဏ်တွေကိုလည်းဖြစ်ပေါ်လာအောင်ပြုလုပ်ပေးတယ်ဥပါဒမှာခြင်းဖြစ်စဉ်ကကိရိတာအမှုငင်းပုံရံလည်းဖြစ်တယ်။အဘိညာယသစ္စာလေးပါးကိုထိုးထွင်းသိပုံရံအတွက်လည်းဖြစ်တယ်။သံဗောဓယအရိယမဉ္ဇဉ်ရရှိဖို့အရိယမဉ္ဇဉ်ဖြင့်သစ္စာလေးရတရားမျိုးကိုထိုးထွင်းသိဖို့လည်းဖြစ်တယ်။နိဗ္ဗာန်ယနိဗ္ဗာန်ကိုမျက်မှောက်ပြုဖို့လည်းဖြစ်တယ်ဆိုပြီးဒီလိုဝန်ခံဟောထားတယ်။ဟောထားလိုက်တော့ဒကာကြီးတွေဘုန်းကြီးကဒီမဂ္ဂင်ရှင်ဘုရားကိုဒီညရှင်းမလို့ဒါလည်းအခြေခံနေတာနော်။ပြီးတော့ဒီလိုဝကံမိဟောထားတဲ့တရားဒေသနာတော်အပေါ်၌ဒကာကြီးတွေလူမကြီးတွေယုံကြည်မှုတရားတရားရှုကြပါရဲ့လားအဲ့ဒါကသိအရေးကြီးတယ်ဘာဖြစ်လို့အရေးကြီးတယ်ဘုန်းကြီးကရှင်းပြမယ်နော်နံပါတ်1သမာဓိတိဘာကိုသမာဓိတိခေါ်လဲမှန်ကန်တဲ့အမြင်ဘာကိုမှန်ကန်တဲ့အမြင်ခေါ်တယ်လဲဒီစကလုံးတစ်ခုရဲ့အဓိပ္ပာယ်ကိုပြချင်းကိုတော်တိုင်ကမဟာနမေကျော်ဖြစ်တဲ့မဟာသတိပ္ပဏသုတ်တံမှာအတိတ်ကရှင်းလင်းပြပြထားပါတယ်နော်ကတမသဘိခဝေသမ္မာဒိဋ္ဌိယံကောဘိခွေဒုက္ခဉာဏံဒုက္ခသမုဒယဉာဏံဒုက္ခនិရောဓဉာဏံဒုက္ခនិရောဓကာမိနိယပရိပရာယဉာဏံအယံဟုသတိဘိခဝေသမ္မာဒိဋ္ဌိဘိခဝေစိတ္တယံတို့သမ္မာဒိဋ္ဌိသမ္မာဒိဋ္ဌိဟုသည်ကတမသအဖယ်နိဘိခဝေစိတ္တယံတို့ ยังข้อดูเพียงยานะยังดูการดิสัตยาเสียดีด้วยยานดีละก้าวยังข้อดูการมุริยานะยังดูการเพียงจังตมุริยานะยานดิสัตยาเสียดีด้วยยานดีละก้าวยังข้อดูการนิโรธยานะยังดูการช่วยยานนิโรธยานดิสัตยาเสียดีด้วยยานดีละก้าวยังข้อดูการนิโรธกามินียบริบรายานะအရင်ဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ဟုခေါ်သောအတ္တိမဂ္ဂအရိယသစ္စာတရားနှင့်တည်သောဉာဏ်ဤ၎င်းအတ္တိရှိအရာဤလေးမျိုးသောအတ္တိဉာဏ်ဤသမာဓိဋ္ဌိသမာဓိဋ္ဌိဤပါပေ၏ဟောဒုက္ခသစ္စာကိုထိုးထွင်းသိတဲ့ဉာဏ်ဤသမာဓိဋ္ဌိဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားကိုထိုးထွင်းသိတဲ့ဉာဏ်ဤသမာဓိဋ္ဌိဒုက္ခချုပ်ရနိရောဓအရိယသစ္စာတရားကိုထိုးထွင်းသိတဲ့ဉာဏ်သည်သမာဓိဖြင့်ဒုက္ခချုပ်ရနိရောဓနိဗ္ဗာန်သို့ရောက်ကြုံချင်းစဉ်သို့ခေါ်ဆောင်အပ်တဲ့မဂ္ဂအရိယသစ္စာတရားကိုထိုးထွင်းသိတဲ့ဉာဏ်သည်သမာဓိဖြင့်မှတ်မိကြလားသမာဓိဒီဘယ်နှမျိုးလဲ၄မျိုးနံပါတ်၁ဒုက္ခသစ္စာကိုထိုးထွင်းသိတတ်တဲ့ဉာဏ်သည်သမာဓိဖြင့်ဆိုတော့ဘာဟာဒုက္ခသစ္စာလဲလို့မေးဖို့မလိုဘူးလားဒီဓမ္မစက္ကသုတ်တံဒေသနာတော်ဓမ္မစက္ကဘောဓနာသုတ်တံဒေသနာတော်မှာပဲဘုရားရှင်ကိုယ်တော်ရင်ကအဖြေပေးထားပါတယ်။သံခိတိနပိစုပါဒာနဲ့ခန္ဓာဒုက္ခလို့ရင်တို့ရှင်းပြောမယ်ဆိုရင်ဥပါဒာနဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာဥပါဒာနဲ့ခန္ဓာ၅ပါးကဘာတွေလဲရူပပါဒာနဲ့ခန္ဓာဝေရဏုပါဒာနဲ့ခန္ဓာသင်္ညုပါဒနဲ့ခန္ဓာသင်္ခါရုပါဒနဲ့ခန္ဓာဝิญญาณုပါဒနဲ့ခန္ဓာဆိုပြီးဥပါဒနဲ့ခန္ဓာဘယ်နှပါလဲ၅ပါးဘာလို့ဥပါဒနဲ့ခန္ဓာခေါ်တယ်လဲဒီပိုင်းနဲ့ပတ်သက်ပြီးတော့ခန္ဓာဝေကတန်ရောက်ပါဠိတော်မှာခန္ဓာသုတ်တံဆိုတဲ့သုတ်တံတစ်ခုရှိပါတယ်ထိုသုတ်တံမှာဘုရားရှင်ကိုယ်တော်ရင်ကဘယ်လိုဟောထားတယ်လဲယံကိစီရူပတိတနာကတပိစုပန္နဣဇတဝဗိတံဝဩလရိကံဝသုကုမံဝဒီနဝပဏိတံဝယံဒုရိတတိကေဝတတံဥပဒဏိယယံဟုသတိရူပပါဒနဲ့ခန္တော်အတိယုတ်တရားပိစုပန်ယုတ်တရားအနာကယုတ်တရားဣဇတယုတ်တရားဗိဒယုတ်တရားဩလရိကခေါ်တဲ့ယဉ်ကျန်းတဲ့ယုတ်တရားသုကုမခေါ်တဲ့သံဝေနုညနဲ့ယုတ်တရားသီလခေါ်တဲ့ယုံညာနဲ့ယုတ်တရားပဏိတခေါ်တဲ့မွန်မြတ်တဲ့ယုတ်တရားဒုရခေါ်တဲ့အသိဉာဏ်နဲ့ဝေကွာနေတဲ့ယုတ်တရားတဏိကခေါ်တဲ့ရှုနေတဲ့ယောဂဝတ္တရာပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့နိကနေတဲ့ရှုလွယ်တဲ့ယုတ်တရားဆိုပြီးပေါင်းလိုက်တော့32မျိုးအဲ့ဒီ32မျိုးသောယုတ်တရားသည်သာလဝအာသောတရား၄ပါးတို့ရဲ့အာယုရ30ပုံနည်းမြဲတွင်မှလည်းသိရှိခဲ့မယ်ဆိုရင်ဥပါဒာနိယကနာတိညီလို့ဖြင့်ငါပဲငါဟာပဲလို့ဆွမ်းလန်းဆုံးကင်စီရန်လည်းဖြစ်ခဲ့မယ်ဆိုရင်အဲ့ဒီ32မျိုးသောအချင်းအားဖြင့်ဒီတဲ့ယုတ်တရားအစုအပုံကိုဘာလို့ခေါ်လဲဘူပုပါဒနဲ့ခန္ဓာလို့ခေါ်တယ်အလားတူပဲ32မျိုးသောအချင်းအားဖြင့်ဒီနည်းနဲ့ဝေဒနာအစုပုံဉာဏ်အစုပုံသင်္ခါရအစုပုံဝိညာဉ်အစုပုံတွေကိုလည်းဝေဒနုပါဒနဲ့ခန္ဓာသင်္ညုပါဒနဲ့ခန္ဓာသင်္ခါရုပါဒနဲ့ခန္ဓာဝိညာဉ်ုပါဒနဲ့ခန္ဓာခေါ်ဆိုရဲဆိုပြီးဒီလိုရှင်းထားတယ်နော်ရှင်းထားလိုက်တော့ခွန်ကြီးတို့ဒုက္ခသစ္စာဆင်းရဲနဲ့မှာပိဿုပံဥပါဒဏ်နဲ့ခန္ဓာ၅ပါးဒီသားရင်းဒုက္ခသစ္စာဟုတ်ကဲ့မှန်ရလားမှန်ပါဘူးအတိတ်ခန္ဓာ၅ပါးလည်းမပါဘူးလားပါတယ်ပိဿုပံခန္ဓာ၅ပါးပါတယ်အနာဂတ်ခန္ဓာ၅ပါးပါတယ်ဣဇဏခန္ဓာ၅ပါးလည်းပါတယ်ဗိဒ္ဓခန္ဓာ၅ပါးလည်းပါတယ်ဟောလာရင်းကခေါ်တဲ့ယုံရင်ကြတဲ့ခန္ဓာ၅ပါးလည်းပါတယ်ဒုက္ခမှာခေါ်တဲ့သင်္ခေညဉာဏ်နေတဲ့ခန္ဓာ၅ပါးလည်းပါတယ်။ဒီနခေါ်တဲ့ယုံဉာဏ်နဲ့ခန္ဓာ၅ပါးလည်းပါတယ်။ပဏိတခေါ်တဲ့မွန်မြတ်တဲ့ခန္ဓာ၅ပါးလည်းပါတယ်။ဒုရခေါ်တဲ့ဝေကွာနေတဲ့ခန္ဓာ၅ပါးလည်းပါတယ်။သဏ္ဍိကခေါ်တဲ့နိဗ္ဗာန်နေတဲ့ခန္ဓာ၅ပါးလည်းပါတယ်။ပေါင်းလိုက်တော့32မျိုး။ဒီ32မျိုးသောအခြင်းအပြည့်ဒီနည်းနဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးဒီသစ္စာဒေသနာတော်ကြီးရဲ့ဖာသစ္စာလည်းဒုက္ခသစ္စာ။အဲ့ဒီဒုက္ခသစ္စာကိုသိနေတဲ့ဉာဏ်ဒီမမဒိဋ္ဌိဒါနံပါတ်၁ပဲနော်နံပါတ်၂ကသမုဒိယသစ္စာကိုသိနေတဲ့ဉာဏ်ဒီမမဒိဋ္ဌိအဲ့ဒီသမုဒိယသစ္စာနဲ့ပတ်သက်လို့ဒီဓမ္မစက္ကဘောဓနာသုတ်တံမှာဘုရားရှင်က ရရန်တဏ္ဍပေါင်းသောဘုရားဇာတ်တိဖြင့်တဏ္ဍကိုဥတည်ပြီးတော့ဟောထားပါတယ်။တဏ္ဍကိုသမုဒိယသစ္စာအဖြစ်နဲ့ဟောကြားခြင်းကတော့ဘုန်းကြီးတို့ပဒါနနီးလို့ခေါ်ပါတယ်။အရေးအကြီးဆုံးခေါင်းဆောင်တူဥကိုရွတ်ထုတ်ပြီးတော့ဟောတော်မူခြင်းဖြစ်တယ်။ဘာကြောင့်ဒီသူကအရင်ကြီးရတယ်လို့မေးတော့တဏ္ဍအစိုးတဲ့ဘဝတစ်ခုကိုအပေါ်၌ထွေတံမေမောနေတဲ့တဏ္ဍအစိုးတဲ့အစိမ့်တရှိပါမှကြောင်ထားတဲ့ကံတွေကအကျိုးပေးနိုင်တဲ့ဆွမ်းအားရှိတယ်။ဘဝတစ်ခုပေါ်မှာတွင်တံမဲ့ပေါ်နေတဲ့တဏှာအစိုးတအစိတမရှိတော့ဘူးဆိုရင်ထူထောင်နေတဲ့ကံတွေဒီအကျိုးပေးနိုင်တဲ့ဆွမ်းရင်လည်းကုန်သွားတယ်။အကျိုးမပေးတော့ဘူး။ဒါကြောင့်တဏှာအစိုးတအစိတရှိနေခြင်းသည်ဘဝသည်ဖြစ်ဖို့ရန်ဘဝသည်လို့ခေါ်ဆိုအပ်တဲ့နောက်ထပ်ခန္ဓာ၅ပါးဖြစ်ဖို့ရန်အခြေခံအကြောင်းရင်းဖြစ်လို့ပဒါနာနည်းရောက်တဲ့တဏှာကိုသမှုရိယသစ္စာဆိုပြီးမြတ်စွာဘုရားဟောကြားထားတော်မူပါတယ်။သို့သောဝိသနာစရောကချင်းချင်လို့မရနိုင်တော့မြတ်စွာဘုရားကဟောဘကဝိပင်ပါဠိတော်သစ္စာဝိပင်ပါဠိတော်မှာကြတော့နံပါတ်1တဏှာကိုယ်တည်းသမှုရိယသစ္စာလို့ဟောတယ်။ဖြန်နေတဲ့ကိလေသာတွေကတော့နှုတ်တော့ဘဝတွေကိုမဖြစ်စေနိုင်ဘူးလားလို့မေးတာပါတယ်။ဣဇဏခန္ဓာငါးပါးလည်းပါတယ်၊မိဒ္ဓခန္ဓာငါးပါးလည်းပါတယ်။ဟောလာရင်းကခေါ်တဲ့ယုံရင်ကြတဲ့ခန္ဓာငါးပါးလည်းပါတယ်၊ဒုက္ခမှာခေါ်တဲ့သင်္ဝေညဉ့်ညာနေတဲ့ခန္ဓာငါးပါးလည်းပါတယ်။ဒီနာခေါ်တဲ့ယုံညံ့တဲ့ခန္ဓာငါးပါးလည်းပါတယ်ပဏိတခေါ်တဲ့မွန်မြတ်တဲ့ခန္ဓာငါးပါးလည်းပါတယ်ဒူရခေါ်တဲ့ဝိကဝဏီတဲ့ခန္ဓာငါးပါးလည်းပါတယ်တဏိကခေါ်တဲ့နိဗ္ဗာန်ကြီးတဲ့ခန္ဓာငါးပါးလည်းပါတယ်ပေါင်းလိုက်တော့31မျိုးဒီ31မျိုးတော့အချင်းအချင်းဒီနေ့ဒီဥပါဒနဲ့ခန္ဓာငါးပါးဒီသစ္စာဒေသနာတော်ကြီးရဲ့ဘာသစ္စာလဲဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကိုသိနေတဲ့ဉာဏ်ဒီမမဒိဋ္ဌိဒါနံပါတ်1ပဲနော်နံပါတ်1ကသမုဒိယသစ္စာကိုသိနေတဲ့ဉာဏ်ဒီနံပါတ်ဒိဋ္ဌိအဲ့ဒီသမုဒိယသစ္စာနဲ့ပတ်သက်လို့ဒီဓမ္မစက္ကဘောဓနာတုတ်ထံမှာဘုရားရှင်ကယံယံတဏ္ဍပေါင်းသောဘုရားဇာတ်တိဖြင့်တဏ္ဍကိုဥတည်ပြီးတော့ဟောထားပါတယ်တဏ္ဍကိုသမုဒိယသစ္စာအဖြစ်နဲ့ဟောကြားခြင်းကတော့ဘုန်းကြီးတို့ပဒါနာနီးလို့ခေါ်ပါတယ်အရေးအကြီးဆုံးခေါင်းဆောင်တူဦးကိုရွတ်ထုတ်ပြီးတော့ဟောတော်မူခြင်းဖြစ်တယ်ဘာကြောင့်ဒီသူကအရင်ကြီးရတယ်လို့မေးတော့တဏှာအစိုးတဘဝတစ်ခုကိုအပေါ်၌ထွေတံမေမောနေတဲ့တဏှာအစိုးတအစိမ့်တရှိပါမှကြောင်ထားတဲ့ကံတွေကအကျိုးပေးနိုင်တဲ့ဆွမ်းအားရှိတယ်။ဘဝတစ်ခုပေါ်မှာတွင်တံမေမောနေတဲ့တဏှာအစိုးတအစိမ့်တမရှိတော့ဘူးဆိုရင်ထူထောင်နေတဲ့ကံတွေဒီအကျိုးပေးနိုင်တဲ့ဆွမ်းရင်လည်းကုန်သွားတယ်။အကျိုးမပေးတော့ဘူး။ဒါကြောင့်တဏှာအစိုးတအစိမ့်တရှိနေခြင်းသည်ဘဝသည်ဖြစ်ဖို့ရန်ဘဝနိလခေါ်ဆိုအပ်တဲ့နောက်ထပ်ခန္ဓာ၅ပါးဖြစ်ဖို့ရန်အခြေခံအကြောင်းရင်းဖြစ်လို့ပဒါနာနည်းရောက်တဲ့တဏှာကိုသမှုရိယသစ္စာဆိုပြီးမြတ်စွာဘုရားဟောကြားထားတော်မူပါတယ်။သို့သောဝိသနာစရောကချင်းချင်လို့မရနိုင်တော့မြတ်စွာဘုရားကဟောဘကဝိပင်ပါဠိတော်သစ္စာဝိပင်ပါဠိတော်မှကြတော့နံပါတ်1တဏှာကိုယ်တည်းသမှုရိယသစ္စာလို့ဟောတယ်။ဖြန်နေတဲ့ကိလေသာတွေကတော့နှုတ်တော့ဘဝတွေကိုမဖြစ်စေနိုင်ဘူးလားလို့မေးစရာရှိလာတယ်။ရှိလာတဲ့အတွက်တဏှာကလည်းသမုဒိယသစ္စာပဲတဏှာမှကျွေးနေတဲ့ကိလေသာတွေလည်းသမုဒိယသစ္စာပဲဆိုပြီးဒုတိယထပ်ဟောပြတယ်။ဒီလိုဆိုရင်ကိလေသာတွေကကျွေးနေတဲ့ကံနဲ့အကုသိုလ်များတွေကတော့သမုဒိယသစ္စာမဟုတ်တော့ဘူးလားလို့မေးစရာရှိတယ်။တဏှာလည်းသမုဒိယသစ္စာပဲကျန်နေတဲ့ကိလေသာတွေလည်းသမုဒိယသစ္စာပဲကျန်နေတဲ့အကုသိုလ်တရားအလုံးဟာလည်းသမုဒိယသစ္စာပဲလို့ဒီလိုတတိယတနည်းထဟောပြတယ်။ဒီလိုဆိုရင်ကုသိုလ်တရားတွေကသမုဒိယသစ္စာမဟုတ်တော့ဘူးလားလို့မေးစရာဖြစ်လာပြန်တယ်။အဲဒါကမြတ်စွာဘုရားကနှစ်မျိုးခွဲဟောတယ်။ကုသိုလ်တရားတွေထဲမှာသန္ဓရာဝတ်ကိုလက်မဆင်တတ်တဲ့ဝိညာဉ်နေသိတဲ့ကုသိုလ်ကိုညှို့ထားပါတယ်။အဲဒီဝိညာဉ်နေသိတဲ့ကုသိုလ်မှာအခြေခံအရေးကြီးဆုံးတရားက၃မျိုးအလိုဘအဒေါသအမောဟခေါ်တဲ့တရား၃မျိုးပဲသူတို့ကမူလပဲအရင်အမြင့်တွေပဲဒါတွေအရင်အမြင့်တွေဟာလည်းပဲသမုဒိယသစ္စာတရားဖြစ်ပါတယ်ဆိုပြီးဟောထားပြန်ဒီလိုဆိုရင်ဉာဏ်နဲ့ကုသိုလ်တရားတွေကတဏှာဝုတ်ကိုလည်းပဲသိတတ်တယ်ဉာဏ်နဲ့ကုသိုလ်တရားတွေကမဖြစ်တော့သမုဒိယသစ္စာမဟုတ်တော့ဘူးလားလို့မေးစရာရှိတဲ့အတွက်အဲ့ဒီမေသမဏိကြတော့မြတ်စွာဘုရားကကနာလည်းသမှုရိယသစ္စာပဲ။ကျန်နေတဲ့ကိလေသာကိုးပါးလည်းသမှုရိယသစ္စာပဲ။ကျန်နေတဲ့အကုသိုလ်တရားအလုံးလည်းသမှုရိယသစ္စာပဲ သန္တာကိုလည်းမသိတဲ့ကုသလမူလတရား၃ပါးလည်းသူကတစ္ဆာပဲအဲဒီကုသလမူလတရား၃ပါးမှာတပည့်ကျန်နေတဲ့သန္တာကိုလည်းမသိတဲ့ကုသိုလ်တရားတွေအကဲသူကတစ္ဆာပဲဆိုပြီးဆီလိုခေါ်လိုက်ဆက်ကြောင့်မာမိညာအဖြင့်ဘာမှအထူးထုတ်ပြီးမဟောတော့ပဲဒီလိုနေရာမှာစေတနာကိုမြတ်စွာဘုရားကကံဖြစ်နေဟောတယ်အဲဒီလိုစေတနာစေတနာနဲ့ရှင်ပဲလို့မယွေးပဲသမင်ညာအဖြစ်ပြောရင်သံဃာကိုလည်းပဲစေတတ်တဲ့ကုသိုလ်ကံအကုသိုလ်ကအကုသိုလ်ကံမှန်သမျှဟာမြမှုရိယသစ္စာဖြစ်တယ်တဲ့ဘဝတည်းကိုလည်းပဲစေတတ်တဲ့အကြောင်းတရားပဲနော်ဒီတော့တရားကြီးတွေဒီမကြီးတွေဘုန်းကြီးတခုမင်းမယ်နော်တဏှာလေသမုဒိယသစ္စာဆိုရင်အဲ့ဒီတဏှာဟာဘယ်တော့ကတဏှာလဲစဉ်းစားဖို့မလိုဘူးလားခုတရားကြီးတွေသာမျက်စိနဲ့ထားပါတော့နာမည်ဘုံမတွေ့တာရပါလေတဏ္ဍာအဲ့ဒီတဏ္ဍာသမုဒိယသစ္စာကြောင့်တရားကြီးတွေကဒီလက်ရှိခန္ဓာငါးပါးဖြစ်နေသလားလို့မေးရင်ပြောလို့ဖြစ်မှာဟမ်ဘုန်းကြီးတို့ဒီခန္ဓာငါးပါးကဘုန်းကြီးတို့ရဲ့အမိဘိုက်ထဲမှာဘာမှဘုန်းကြီးတို့မသိခင်ကကောင်းဆုံးအမိဘိုက်ထဲကကရဏယေတီဒီထဲကစပြီးဖြစ်ခဲ့တယ်သံဃာဘုံမှာတွေ့တာလေဆိုတော့ကကိုအသက်ကြီးလာလို့အိမ်တော်ယတ္တကြမှာသံဃာဘုံမှာလမ်းတွေ့တာသမ ्या ဘောအတွက်တဲ့တဏှာကဒီခန္ဓာငါးပါးကိုဖြစ်စေပါတယ်ဆိုရင်အကျိုးတရားတွေကအရင်ဖြစ်ပြီးတော့အကြောင်းကနောက်မှဖြစ်တယ်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားသဘာဝကကြားပါမလားမကြားဘူးဒါကိုနည်းနည်းစဉ်းစားဖို့ပြောပါရစေနော်သမုဒိယသစ္စာတဏှာနဲ့သမုဒိယသစ္စာပဲဆိုပြီးဒီလိုလောလောလေးသွားပြောလိုက်တော့အာဒီမိစ္ဆုကံတဏှာပဲအတိတ်ရှိဖို့မလိုဘူးအတိတ်ကြီးဖြစ်ပြီးပြီမရှိတော့မရှိတာဘယ်လိုရှိမလဲအနာဂတ်ကဖြစ်မှာမဖြစ်သေးတာမဖြစ်သေးတာဘယ်လိုရှိမလဲဆိုပြီးလိုလလေးနဲ့ပယ်ချလိုက်။ပယ်ချလိုက်တော့ဒုက္ခသစ္စာနဲ့သူကကိုယ်ဆိုင်အောင်သိအောင်မလား။မသိတော့ဘာဖြစ်လို့လဲ။ဒုက္ခသစ္စာရှင်းတဲ့မှာအတိတ်ခန္ဓာငါးပါးပါတဲ့ပြိဿုပ္ပခန္ဓာငါးပါးလည်းပါတဲ့အနာဂတ်ခန္ဓာငါးပါးလည်းပါနေပြန်တယ်။တခါသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုသိရမယ်ဒါဒုတိယသစ္စာ။ဒုက္ခသစ္စာရဲ့အကြောင်းရင်းဖြစ်တဲ့သမုဒိယသစ္စာကိုလည်းသိရမယ်ဆိုတော့ဒါသမ္မာဒိဋ္ဌိတစ်ခုပဲ။အဲဒီသမုဒိယသစ္စာကဒီလက်ရှိပစ္စုပန်သမုဒိယအကြောင်းပစ္စုပန်ဒုက္ခသစ္စာဖြစ်တာမဟုတ်ဘူးဆိုလိုတာကအတိတ်ကသမုဒိယသစ္စာအကြောင်းဒါဆိုရင်ဒီဘဝမှာဒုက္ခသစ္စာကလာဖြစ်တာအတိတ်ကဒီတော်ခဲ့တဲ့သမုဒိယသစ္စာတရားကြောင့်ဒီဘဝမှာအမိတ်ပိုက်ခြင်းဖြစ်ဘုန်းကြီးတို့ကလည်းယေကြည်ဒီစားအခါမှာခန္ဓာငါးပါးစဖြစ်တယ်အဲဒီခန္ဓာငါးပါးကဒုက္ခသစ္စာအတိတ်ကထထောင်ခဲ့တဲ့ကုသကံအကုသကံဒီလူ့ဘဝတက်တဲ့ကုသကံပေါ့နော်အဲ့ဒါကသမုဒိယသစ္စာအတိတ်ကဒီတော်ခဲ့တဲ့သမုဒိယသစ္စာကြောင့်တဏှာဒီဘဝမှာဒုက္ခသစ္စာကဖြစ်တယ်အတိတ်ကဒီတော်ခဲ့တဲ့သမုဒိယသစ္စာကြောင့်တဏှာဒီဘဝမှာဒုက္ခသစ္စာဖြစ်တယ်ဆိုတာသိခဲ့ရင်အတိတ်ကိုလှန်ရှုဖို့မလိုဘူးလားအဲ့ဒါပဲနော်ဒီကံကြီးဒီသမာဓိဋ္ဌိဉာဏ်ရခြင်းနဲ့ဆိုရင်ဒီအသိဉာဏ်လေးရှိဖို့လိုနေတယ်ဟုတ်ကောဒါကအဘိဓမ္မာနည်းနဲ့ရှင်းပြတာပါ။ကုတ္တံဒေသနာတော်နည်းမှာခွန်ကြီးတို့တိဋ္ဌာယရဏသုတ်တံဆိုပြီးတော့အင်္ဂုတ္တရအနည်းငယ်မှာတိဋ္ဌနိဗ္ဗာန်မှာသုတ်တံတစ်ခုမြတ်စွာဘုရားဟောကြားထားတော်မူပါရဲ့။ထိုတိဋ္ဌာယရဏသုတ်တံမှာသမုဒိယသစ္စာကိုမြတ်စွာဘုရားကပြောလို့ဟောလဲ။ကတမေသာဘိကဝေဒုက္ခသမုဒိယအရိယသစ္စာဝိဇာမေဇေသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယအနမရူပံနမရူပပစ္စယသလယရဏသလယရဏပစ္စယပသောဖတ်တပစ္စယဝေဒနာဝေဒနာပစ္စယတဏတဏပစ္စယဥပါဒနာဥပါဒနာပစ္စယဘောဘဝပစ္စယဇာတိဇာတိပစ္စယသရမရဏဒုက္ခပရိဒေဝဒုက္ခဒေါမနတုဘယတတံဘုံတိဧဝမိတန်သေဝနာသာဒုက္ခခန္ဓာသာသမှုတယောဟောတိဣဒံဝုစတိဝိခဝေဒုက္ခသမှုတယအရိယသစ္စံဟောကြောင်ကျွန်းစံဝင်မှုပရိစ္ဆေသမုပ္ပါဒ်သဘောတရားကိုမြတ်စွာဘုရားကပါတိစ္ဆာလို့ဟောလေဒုက္ခသမုဒိယဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားလို့ဟောတယ်ဒီတော့ဒီနေရာမှာဒီဒုက္ခသစ္စာနဲ့သမုဒိယသစ္စာတရားနှစ်ပါးကဝိပဿနာဉာဏ်ရဲ့အရှုခံအာယုံဖြစ်နေတယ်သူတို့ကသစ္စာ၄ပါးမှာခွဲတန်းချလိုက်ရင်ဒုက္ခသစ္စာနဲ့သမုဒိယသစ္စာကဟောတ္တသစ္စာနိရောဓသစ္စာနဲ့မဂ္ဂသစ္စာကဝိဝတ္တသစ္စာဝိဝတ္တသစ္စာနဲ့ဝိဝတ္တသစ္စာနှစ်မျိုးရှိတဲ့အနက်က ဒုက္ခသစ္စာတရားသမုဒိယသစ္စာတရားဒီကိုဘာလို့ရမှာလဲ။ဒုက္ခသစ္စာတရားသမုဒိယသစ္စာတရားဒီကိုဘာလို့ရမှာလဲ။အနိစ္စာဒီဝိနဝုဝိတေဟိအခါရေဟိဓမ္မေပတ္တိတိဝိပဒနာ။အနိစ္စာဒီဝိနအနိစ္စာသံတိတို့ဤအစွမ်းဖြင့်ဝိဝိတေဟိအခါရေဟိအမျိုးမျိုးသောအခြင်းအရာတို့ဖြင့်ဓမ္မေဒုက္ခသစ္စာတရားသမုဒိယသစ္စာတရားတို့ကိုပတ္တိတိအောင်မြင်အောင်ရှုတတ်၏ဣတိတ္တမထို့ကြောင့်ဝိပဒနာမြည်၏။ဒုက္ခသစ္စာတရားသမုဒိယသစ္စာတရားအဲ့ဒီသစ္စာတရားတွေကိုသင်္ခါရတရားလို့ခေါ်ပါတယ်ဒီသင်္ခါရတရားတွေကိုဖြစ်ပြီးပြည့်နေတဲ့သဘောဘက်ကိုကြည့်ဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အိဋ္ဌာလို့ရှုတယ်ဖြစ်ချင်းပြင်းချင်းပြင်းအိဋ္ဌာခံရတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုတယ်မမျက်စိပဲအကျင့်ခဲအခိုင်မာနှင့်သာရာအဖြစ်ဒီနေ့အတ္တမဟုတ်တဲ့သဘောတရားတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့ရှုတယ်ဒီလိုအနိစ္စဒုက္ခအနတ္တလက်လိုက်သုံးတန်တင်ပြီးရှုတဲ့ဉာဏ်ကိုဘာလို့ခေါ်လဲဝိပဿနာလို့ခေါ်တယ်ဒီလိုဆိုရင်ခန္ဓာငါးပါးဆိုတာဘာလဲရုပ်ဆိုတာဘာလဲမသိဘူးနာမ်ဆိုတာဘာလဲမသိဘူးဘယ်လိုလဲတဲ့ဒီပုံကြီးတန်းပြီးကမ္မဋ္ဌာန်းကျောင်းထဲမှာသွားထိုင်တယ်အဲ့ဒီပုဂ္ဂိုလ်တန်တမချက်ချင်းဝိပဿနာဉာဏ်ဖြစ်ပါမလားဘယ်နေတော့တရားကြီးဉာဏ်မကြီးတွေဖြစ်မလားအဲ့ဒါကိုနည်းနည်းစဉ်းစားကြနော်မိမိကသာသနာတော်မှာအနုပါဒပြိဋိဗ္ဗာန်ထံတဇွန်တဘုဒ္ဓခန္ဓာငါးပါးပေါ်နဲ့ဆွမ်းနမှုမရှိပဲပြိဋိဗ္ဗာန်စံနိုင်ဖို့ရန်အတွက်ညီဝေပြီးတော့ကျင့်တယ်။မိမိကျင့်တဲ့ကျင့်စဉ်ကမှားနေခဲ့မယ်ဆိုရင်မိမိမြောင်မှန်းချက်ဖြစ်နိုင်ပါမလား။မဖြစ်နိုင်ဘူး။ဒါကတော့တတိထားကြပြီတော့နော်။ဒီတော့သူကခန္ဓာငါးပါးဒုက္ခသစ္စာတရားကိုသိရမယ်။အကြောင်းရင်းဖြစ်တဲ့သမှုတရားသစ္စာတရားကိုသိရမယ်ဆိုတော့ဒဂါကြီးတွေဒီမှာကြီးတွေနည်းနည်းကြားဖို့ကြမှာပါ။ဘုန်းကြီးတို့ခန္ဓာအင်္ဂုတ်ပြန်ဆန်းစစ်ကြည့်ပါ။ပရမနုမြူခန့်လို့သုံးပါတယ်။ပရမနုမြူလို့တော့အဓိကမဆိုလိုပါဘူးနော်။ပရမနုမြူခန့်အနှံ့အလွန်သိငယ်တဲ့ကလပ်အမုံလေးတွေဖြင့်ပေါင်းစုပြီးပြောက်ထားတာဖြစ်တယ်။အဲ့ဒီကလပ်အမုံလေးတွေကယုံလားလို့မေးတော့ယုံမဟုတ်သေးပါဘူး။အဲ့ဒီကလအမောင်တကုတ်တကုတ်မှာပဒဝီယဘောတိသောဝါယောအစိမ့်နာရတာဩဇာဇတ်ဖြစ်တချို့သဘောတရားရှိခုရှိတယ်။တချို့ဇီဝိတဗန္ဓပေါင်းထဲလိုက်ရင်သဘောတရားကိုကိုရှိတယ်။တချို့ယောကလအမောင်လေးတွေမှာကြီးနေတဲ့သဘောတရားသို့မဟုတ်ခရိယဝုဒ္ဓသို့မဟုတ်ဘဝယုတ်အဲ့ဒါဖတ်ထပ်ပြီးပေါင်းထဲလိုက်ရင်ဆယ်မျိုးအကြည့်ရှိပါတယ်။အဲ့ဒီဆယ်မျိုး၊၉မျိုး၊၁၀မျိုးသောယုတ်ရားတွေကတန်လျင်ယုတ်ပရမတ်အစစ်ဖြစ်တဲ့ရူပုပ္ပါဒနဲ့ခန္ဓာလို့ခေါ်ပါတယ်။အဲ့ဒီယုတ်ပရမတရားတွေကလည်းဝိပဿနာဉာဏ်ရဲ့အရှုပ်ကအာယုံဖြစ်တယ်။အဲ့ဒီယုတ်လည်းမသိသေးပဲနဲ့သွားပြီးတော့ကြောင်းနဲ့ဝင်လိုက်တာနဲ့ချက်ချင်းဝိပဿနာဖြစ်ပါမလား။မဖြစ်နိုင်ဘူး။ဒါကတော့နည်းနည်းသတိရှိဖို့လိုတယ်နော်။မာမသိတိညာအမြင်မလုံးပါမဖြစ်နိုင်ဘူး။ဉာဏ်တရားတွေဆိုတာကတော့ပိုပြီးသိမ့်မွေ့ပါတယ်။ပိုသိမ့်မွေ့တဲ့အခါကျတော့တချို့ကဘယ်လိုပြောလဲ။မျက်စိတမဲတရားတွေအတွင်းမှာအကျဉ်းကလေးတိမ့်မကဖြစ်ပြီးပြက်နေတဲ့ဒီဉာဏ်တရားတွေကိုဘယ်လိုရှုမလဲ။ဖြေဖို့ကပြောဖို့ကဂရေတသိန်းနဲ့ကင်ပြီးပေါက်လိုက်တော့ဘုရားရှင်ခေါ်ထားတဲ့နန္တရားတွေဟာဟိုချောင်းမှာသွားပုတ်နေရတယ်မျက်နှာတော်တော်ငယ်တယ်ဟုတ်တယ်မလားဒီနေ့ဝိပဿနာလောကကဘာမှအသိမှမပြူဘူးဘာဖြစ်လို့လဲဂရေတသိန်းနဲ့ကင်ပေါက်ထားတာလှုပ်လို့မရဘူးထားကြတရားကြီးတွေနည်းနည်းစဉ်းစားကြဘဝလေးကလည်းအသက်ကခတ်တူတူကိုကြည့်နေတဲ့ကြည့်စဉ်ကဘာကိုကြည့်နေတာလဲဘာအတွက်ကြည့်နေတယ်ဒါလေးတွေကိုဥတည်ချက်မှန်ကန်နေဖို့လိုအပ်တယ်အဲ့ဒီတော့ဒီနေရာမှာဘုန်းကြီးချက်ဆင့်ပြီးတော့ပြောချင်တာကဒီသစ္စာ၄ပါးကိုသိဖို့အတွက်မသိရင်ဘာဖြစ်မလဲဒါကတစ်ချက်သိအောင်ဘယ်ပုံဘယ်ပန်းဘယ်ညာအပြည့်ရှိရမလဲဒါကတစ်ချက်ဒီတစ်ချက်ဘုန်းကြီးပြောချင်ပါတယ်နော်မြတ်စွာဘုရားအထုသဖြင့်ပြိဋိဘံစံတော်မူတော့မဲ့နှစ်ဆိုကြလို့နော်ဝိသာလီဒီပဝန်းကျင်လောက်မှာပဲမြတ်စွာဘုရားလက်လည်ပြီးသတင်းသုံးတော်မူပါတယ်နောက်ဆုံးဟောကတော့ဝိသာလီနယ်ထဲမှာပါဝင်နေတဲ့ဝိလူဝရွာလေးမှာဝါဆုံဝကတ်တော်မူပါတယ်။ဝါညွတ်တော်လည်းထိုဝိသာလီပါဝင်ခြင်းမှာပဲလှက်လည်ပြီးမြတ်စွာဘုရားသတင်းသုံးတော်တနည်းတစ်ချိန်ကောဋ္ဌိကံမဆိုတဲ့ဤဝါလေးတရားရောက်ရှိသွားပါတယ်။ ဒီကောဏ္ဍကံကယောဂတော့ခုခေတ်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ကိင္ခာမြေကံပါဝေဒာလီနေရဲကကိင္ခာမြေကံပါတဏှာလုံးကတိရှိတယ်လို့ဆိုပါတယ်နော်အဲ့ဒီကောဏ္ဍကံကယောဂလေးရောက်ရှိတဲ့အချိန်ကမှမြတ်စွာဘုရားကဘာအမိန့်ရှိတယ်ယောဂောဘိက္ခဝေအင်ဝေနိယအဟံဒုက္ခရိယသစ္စာယတ္ထဘုဒ္ဓနာပိသမိစ္ဆာဒုက္ခတမုဒိယရိယသစ္စာယတ္ထဘုဒ္ဓနာပိသမိစ္ဆာဒုက္ခနိရောဓရိယသစ္စာယတ္ထဘုဒ္ဓနာပိသမိစ္ဆာဒုက္ခနိရောဓဂามိနေပတိပတ္တရိယသစ္စာယတ္ထဘုဒ္ဓနာပိသမိစ္ဆာတမ္မာဒုက္ခတန္တကရိတာမိတိနေတထာနာဝိသတိဘိက္ခဝေစေတယံတို့ယောခောအကျဉ်းမှမထာတဆုံးတရားသောပုဂ္ဂိုလ်တတ္တဝါတိဧဝိဤသောဝိရိယကျောဆူလာညာအံစေတယံတို့သုံးတရားသောပုဂ္ဂိုလ်ကတော့ပြောလာပြီဘယ်လိုပြောလဲအဟံသာတိဒုက္ခရိယသစ္စာဒုက္ခအရိယသစ္စာတရားကိုယထာဘုဒ္ဓံမဟုတ်မပြဟုတ်တိမှန်စွာအနဗိသမစ္စသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်ဖော်ထွန်းဖောက်မသိမမြင်ပါပဲတည်းရဒုက္ခသမုဒိယအရိယသစ္စာဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအနဗိသမစ္စသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်ဖော်ထွန်းဖောက်မသိမမြင်ပါပဲတည်းရဒုက္ခနိရောဓအရိယသစ္စာဒုက္ခချုပ်ရာနိရောဓအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအနဗိသမစ္စသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်ဖော်ထွန်းဖောက်မသိမမြင်ပါပဲတည်းရဒုက္ခနိရောဓဂามိနေပရိပဒာရိယသစ္စာဒုက္ခဖြစ်ကြောင်းနိဗ္ဗာန်သို့ရောက်ကြောင်းကျင့်သိဟုခေါ်ဆိုသောမဂ္ဂအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမဖောက်မပြဟုတ်နိုင်မှန်စွာအနဗိသမိစ္ဆသမ္မာတိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်ဖို့ထွန်းဖို့မသိမမြင်ပါပဲလျက်သမ္မာကောမောမံကံစွာဒုက္ခသတ္တဝေဆေဒုက္ခဤအန္တဆုံးပိဋ္ဌကောအဟံဃာတိတရိတာမိပြုလို့ဖြင့်ပြပေအံဣတိအေဟံဤသို့လင်ဝတိယပြောဆိုလာညာအံဣဒံခန္ဓာထိုပုဂ္ဂိုလ်ဤဤကဲ့သို့ပြောဆိုသည့်အတိုင်းဖြစ်နိုင်ရသောအကြောင်းရာမျိုးသည်နဝိသတိမရှိသည်သာလေသည်စိတ္တယံတို့ပုဂ္ဂိုလ်ယောက်ကတော့ပြောလာပြီငါသည်ဒုက္ခအနိယသစ္စာတရားကိုသမ္မာတိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ခုံတိုင်းမှန်စွာကိုယ်တိုင်မျက်မှောက်ဆင်းဖို့မသိမမြင်ပဲဒုက္ခဖြစ်ကြောင်းသမုဒိယအနိယသစ္စာတရားကိုလည်းပဲသမ္မာတိဋ္ဌိဉာဏ်ပညာဖြင့်ဟုတ်တိုင်းမှန်စွာကိုယ်တိုင်မျက်မှောက်ထွန်းဖို့မသိမမြင်ပဲဒုက္ခချုပ်ရနိရောဓအရိယသစ္စာတရားကိုလည်းပဲဟုတ်တိုင်းမှန်စွာသမ္မာတိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖို့မသိမမြင်ပဲဒုက္ခဖြစ်ကြောင်းဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့မေတ္တာအရိယသစ္စာတရားကိုလည်းပဲသမ္မာတိဋ္ဌိဉာဏ်ပညာဖြင့်ဟုတ်တိုင်းမှန်စွာကိုယ်တိုင်မျက်မှောက်ထွန်းဖို့မသိမမြင်ပဲသန္တာဝဇင်းဒုက္ခရဲ့ကောဆုံးရာဖြစ်တဲ့နိဗ္ဗာန်ကိုရောက်အောင်ငါပြုလုပ်ပြမယ်လို့ပုဂ္ဂိုလ်တရားကလည်းပြောမယ်ဆိုရင်ထိုပုဂ္ဂိုလ်ရဲ့မျိုးစုံချက်ဒီမျိုးစုံသည်အတန်ဖြစ်နေရတော့အကြောင်းမရှိပါဘူးမြတ်စွာဘုရားကဥပမာလေးနဲ့ဟောတယ်ဒီလိုအစာဟုတ်တစ်ခုအိမ်တစ်လုံးဆိုကြဆိုစောက်တော့မယ်နိုင်ရလည်းမရှိဘူးတိုင်လေးလည်းမရှိဘူးထုတ်တယ်ထောက်ကြောင်ဝိုင်းလေးလည်းမရှိဘူးထုတ်တယ်လည်းမရှိဘူးအဲဒီလိုမရှိတဲ့ဆောင်နေရာတစ်ခုမှာငါဒိုင်းကြီးများနေတင်ပြီးအမိုးမိုးပြမယ်ဆိုရင်ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးအဲဒီဥပမာအတိုင်းပဲဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာခေါ်တဲ့သစ္စာလေးရတရားမြတ်ကိုသမ္မာတိဋ္ဌိဉာဏ်ပညာဖြင့်ဟုတ်သိမှန်စွာကိုယ်တိုင်မျက်မှောက်ဆွမ်းဖောက်မသိမမြင်ပဲသန္တာဝဇင်းဒုက္ခကုံရာဖြစ်တဲ့နိဗ္ဗာန်ကိုရောက်အောင်ငါပြုလုပ်ပြမယ်လို့ပုဂ္ဂိုလ်တယောက်ကလာပြောခဲ့မယ်ဆိုရင်ပြောဆိုတဲ့အတိုင်းဖြစ်နိုင်တဲ့အကြောင်းမရှိပါဘူးနောက်တစ်ခုကြောင်းဉာဏ်လည်းပြီးတော့မြတ်စွာဘုရားဟောတယ်ဘယ်လိုဟောလဲဒုက္ခဘိက္ခဝေအင်ဝိနည်းယအဟံဒုက္ခရိယသစ္စာယတ္ထဘုဒ္ဓံပိသမိစ္ဆဒုက္ခသမုဒိယရိယသစ္စာယတ္ထဘုဒ္ဓံပိသမိစ္ဆဒုက္ခနိရောဓရိယသစ္စာယတ္ထဘုဒ္ဓံပိသမိစ္ဆဒုက္ခနိရောဓဂามိနေပတိပဒာရိယသစ္စာယတ္ထဘုဒ္ဓံပိသမိစ္ဆသမ္မာဒုက္ခတန်တံကရိတာမိတိဌာနမေတ္တာဝိသတိဘိက္ခဝေစေတယံတို့ယောဇံခောအကျင့်ပုဂ္ဂိုလ်တိကအေဝံဤသောဝရိယပြောဆိုလာညာအံဘယ်လိုပြောလဲအဟံဃာတိဒုက္ခရိယသစ္စာဒုက္ခရိယသစ္စာတရားကိုယထာဘုဒ္ဓံမဖောက်မပြဟုတ်နိုင်မှန်စွာအမိသမိစ္ဆာတမ္မာတိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်သိမြင်ပြီး၍ဒုက္ခသမုဒိယရိယသစ္စာဒုက္ခဖြစ်ကြောင်းသမုဒိယရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမဖောက်မပြဟုတ်နိုင်မှန်စွာအမိသမိစ္ဆာတမ္မာတိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်သိမြင်ပြီး၍ဒုက္ခနိရောဓအရိယသစ္စာဒုက္ခချုပ်ရနိရောဓအရိယသစ္စာတရားကိုလည်းပဲ ยะถาโพธัมมะบังมะเปญโหไกมันสวาอภิสมิสสะตัมมาทิฏฐิญาปัญญาภิญโกไรญะมองถุ่ยผ่องติเมนี้เวทุกขะนิโรธะกามิเนมิลิปนาริยะทิสสะทุกขะเพียงจองนิพพานโตยอกจองเจ็นเสหุขอตวาตอเมตตานิยะทิสสะนิยะโกละเวยะถาโพธัมมะบังมะเปญโหไกมันสวาอภิสมิสสะตัมมาทิฏฐิญาปัญญาภิญโกไรญะมองถุ่ยผ่องติเมนี้เวทุกขะตานันทะวะสิยะทุกขะอันตะอะสงไฉกขะกะริตะวิงาปิโลเวปะเวอัน ဣတိအေဝံဣသောလေယျာမြတ်စွာဘုရားအာဣဒံသနာဣဂတောပြောဆိုသည့်အတိုင်းဖြစ်နေရသောအကြောင်းကြောင့်မျိုးသည့်ဝိသေတိသစ္စာဧကံရှိသည့်အမှန်တည်းစဉ်းစားရသောပုဂ္ဂိုလ်ကြောင့်ပြောလာသည်။ငါသည်မဖောက်မဒုက္ခအရိယသစ္စာတရားကိုမဖောက်မပြဟုတ်တိုင်းမှန်စွာသမာဓိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်ထွန်းဖောက်သိမြင်ပြီးတဲ့အခါဒုက္ခဖြစ်သောသမုဒယအရိယသစ္စာတရားကိုလည်းပဲ ဟုန်တိုင်းမှန်စွာတမာတိဋ္ဌိညာပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်သိမြင်ပြီးတဲ့အခါဒုက္ခချုပ်ရနိရောဓအရိယသစ္စာတရားကိုလည်းပဲဟုန်တိုင်းမှန်စွာတမာတိဋ္ဌိညာပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်သိမြင်ပြီးတဲ့အခါဒုက္ခချုပ်ရနိရောဓနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရားကိုလည်းပဲဟုန်တိုင်းမှန်စွာတမာတိဋ္ဌိညာပညာဖြင့် ကြည်မျိုးဆိုသည့်အတိုင်းဖြစ်နိုင်ရသောအကြောင်းရှိပါれဆိုပြီးတော့ဒီလိုမြတ်စွာဘုရားကပြန်ဟောထားတယ်။ဒီတော့သစ္စာ၄ပါးကိုမသိခင်ရင်တဏှာဝဆဲဒုက္ခကုံရဖြစ်တဲ့နိဗ္ဗာန်ကိုရပါလားမရဘူး။သစ္စာ၄ပါးကိုဟုတ်နိုင်မှဆိုသိမယ်ဆိုရင်တော့တဏှာဝဆဲဒုက္ခကုံရဖြစ်တဲ့နိဗ္ဗာန်ကိုရောက်နိုင်တယ်။ဒီတော့မြတ်စွာဘုရားကဥပမာနဲ့ဆက်ဟောတယ်အင်းရင်ရောက်ပြီဆိုရင်နိုင်ငံတွေလက်ရှိတဲ့တိုင်းတွေလက်ရှိတဲ့ရောက်ဝိုင်းတွေလက်ရှိတဲ့ထုတ်တွေလက်ရှိတယ်။အဲဒီလိုအိမ်မျိုးမှာအပေါ်ကတိုင်းတွေများတွေတင်ပြီးတော့အထွတ်တတ်တဲ့အိမ်ကြီးတလုံးဆောက်မယ်ဆိုရင်မဖြစ်နိုင်ဘူးလား။ဖြစ်နိုင်တယ်။အဲဒီပုံစံအတိုင်းပဲ။သစ္စာလေးပါးကဟိုတိုင်းမှဆိုတာသမာဓိတည်းညာပညာဖြင့်ကိုယ်တိုင်းရဲ့မှာထွန်းဖောက်သိမြင်ပြီးတဲ့အခါဘန္တရာဝဆင်းဒုက္ခကုံရပြည့်တဲ့နိဗ္ဗာန်ကိုရောက်အောင်ငါပြုလုပ်ပြမယ်ဆိုရင်ဖြစ်နိုင်ပါတယ်ဆိုပြီးဒီလိုအမိန့်ရှိထားတယ်နော်။ဒါကြောင့်တရားကြီးနဲ့သစ္စာလေးပါးမသိခင်ရင်တရားကြီးနဲ့သန္တာဝဆဲဒုက္ခကုံရဖြစ်တဲ့နိဗ္ဗာန်ဆိုတဲ့သုံးပါးပဲကရောက်နိုင်ပါမလားမရောက်နိုင်ဘူးအနုပါဒပရိနိဗ္ဗာန်ခေါ်တဲ့သုံးတခုသောဥပါဒံခန္ဓာဥပါဒံနဲ့ခန္ဓာ၅ပါးတို့အပေါ်၌ဆွေးနွေးမှုလုံးလုံးမရှိပဲပရိနိဗ္ဗာန်ဆန်းနိုင်ဖို့ဆိုတာကဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါကတော့တတိရှိချက်ဖို့လိုတယ်နော်ကောင်းပြီဒီလိုဆိုရင်ဒီသစ္စာလေးပါးကိုသိအောင်ဘယ်လိုလုပ်မလဲဘယ်လိုကျင့်ရမလဲဒီလိုတော့မေးစရာမလိုဘူးလားဒီလိုလားလေအဲ့ဒီကျင့်စဉ်ကိုခွန်ကြီးနောက်မှပြောပါမယ်နော်အခုသမာဓိတိစကလုံးလေးတစ်လုံးကိုပဲခုပြောနေတာဆိုကြတာကတော်တော်လေးရှည်သွားပြီဒီတော့ဒုက္ခသစ္စာကိုသိနေတဲ့ဉာဏ်ဒီသမာဓိတိသမုဒိယသစ္စာကိုသိတဲ့ဉာဏ်ဒီသမာဓိတိဒုက္ခသစ္စာသမုဒိယသစ္စာတရားနှစ်ပါးကဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်တယ်ဝိမာန်ဉာဏ်ရဲ့အကျုပ်ကအာယုံဖြစ်တဲ့ထိုသစ္စာတရားနှစ်ပါးကိုသင်္ခါရတရားလို့ခေါ်တယ်ထိုသင်္ခါရတရားတွေရဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုကြည့်ပြီးတော့အနိစ္စလို့ရှုတယ်ဖြစ်ချင်းပြည့်ချင်းပြည့်အနိစ္စခံရတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုတယ်မမျက်စိပဲအချိန်ခန့်အခိုင်အမာနှစ်သာရအဖြစ်ဒီနေ့အတ္တမဟုတ်တဲ့သဘောတရားကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအတ္တလို့ရှုတယ်အဲဒီတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးဝိပါဒဉာဏ်စဉ်အတိုက်အဆင့်ဆင့်ရှုလိုက်တဲ့အချိန်ခါဒီချိန်မှာဝိပဿနာဉာဏ်လေးကရင့်ကျက်လာပြီဆိုကြတော့ရင့်ကျက်လာတဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအရိယမဂ်ဉာဏ်ဘုံဉာဏ်ပေါ်လာမယ်ထို့အရိယမဂ်ဉာဏ်ဘုံဉာဏ်ကအာသင်္ကရတ္တအငိမ့်တ္တနိဗ္ဗာန်ကိုလှမ်းပြီးအာယုံပြုမှဖြစ်ပါတယ်။ထို့အာသင်္ကရတ္တအငိမ့်တ္တနိဗ္ဗာန်ကဟိရောတ္တသစ္စာတရားဖြစ်တယ်။ထို့အာသင်္ကရတ္တအငိမ့်တ္တနိဗ္ဗာန်ကိုအာယုံပြုနေတဲ့အရိယမဂ်ဉာဏ်နဲ့ရှင်တွဲနေတဲ့မဂ်ဉာဏ်ဒီရကို၈ပါးကမဂ်ကဒါကုရမက္ခသစ္စာဖြစ်ပါတယ်နော်ဆိုတော့ဒီနေရာမှာမက္ခသစ္စာဘိုင်းကနှစ်ဘိုင်းရှိတယ်လောကီမက္ခသစ္စာဘိုင်းလည်းရှိတယ်ဒါကုရမက္ခသစ္စာဘိုင်းလည်းရှိတယ်ခုနကဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးကဝိပါဒဉာဏ်ရဲ့အရှုကအယုံဖြစ်တယ်ဒုက္ခသစ္စာသမုဒိယသစ္စာတရားနှစ်ပါးကိုသင်္ခါရတရားတွေလို့ခေါ်တယ်ထိုသင်္ခါရတရားတွေကိုထိုတွင်သိတတ်တဲ့ဉာဏ်ကဒုက္ခသစ္စာကိုသိတဲ့ဉာဏ်သမ္မာဒိဋ္ဌိသမုဒိယသစ္စာကိုသိတဲ့ညာသမ္မာဒိဋ္ဌိထိုသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြေအရာကိုထိုးထွင်းသိနေတဲ့ညာကလည်းဝိပဿနာ နာမဒိဋ္ဌိနော်သောသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာအာယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြနေတဲ့သဘောလေးကတမ္မာသင်္ကပ္ပ။တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပကအလုတ်အတူတွဲပြီးတော့ဒီညာမှာလောက်နေပါတယ်။သို့သောဒုက္ခသစ္စာသမုဒိယသစ္စာအမိရတဲ့သင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုအဖမ်းမအထက်တအမှတ်ရနေတဲ့သဘောကတမ္မာတတိ။သောဒုက္ခသစ္စာသမုဒိယသစ္စာအမိရတဲ့သင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုသုံးသပ်ပြီးအောင်ကြိုးစားအားထုတ်နေတဲ့သဘောကနာမဝါယမ။သောဒုက္ခသစ္စာသမုဒိယသစ္စာတရားနှစ်ပါးတို့ရဲ့အနိစ္စအခြင်းအရာသုံးဖို့ဒုက္ခအခြင်းအရာသုံးဖို့အနတ္တအခြင်းအရာအာယုံပေါ်၌စိတ်တည်ငြိမ်နေတဲ့သဘောလေးကသမ္မာသမာဓိ။ပေါင်းလိုက်တော့မြတ်ရှင်ဘယ်နှပါးဖြစ်သွားလဲ ?5 ပါး။အဲဒီ5ပါးကိုအားထုတ်နေတဲ့ပုဂ္ဂိုလ်ကသမ္မာဝါစာမင်္ဂန်တဲ့စကားကိုပြောဆိုခြင်းသမ္မာကမ္မန္တမင်္ဂန်တဲ့လုပ်ငန်းရတဲ့ပြုလုပ်ခြင်းသမ္မာအာဇီဝမင်္ဂန်တဲ့အသက်မွေးမှုရှိခြင်းဆိုတဲ့ဒီသီလမဂ်ရဲ့၃ပါးအပေါ်မှာယက်တိပြီးမှကျိုးစားအထောက်အပံ့ဖြစ်တယ်။အဲဒီသီလမဂ်ရဲ့၃ပါးနဲ့ပေါင်းလိုက်တော့လောကီမဂ်ရဲ့တရားကိုဘယ်နှပါးဖြစ်လဲ၈ပါး။ဒါကဝိပဿနာအခိုက်။သို့တော့နောက်ထပ်ရှင်းလင်းချက်တစ်မျိုးရှိနေသေးတယ်။အဲဒီရှင်းလင်းချက်တစ်မျိုးကိုခွန်ကြီးကနည်းနည်းလေးဆက်ပြီးဖြတ်ပြောမယ်။နမဝါစာမင်္ဂလစကားဆိုတာဘာပြောတာလဲနံပါတ်1မူသားမပြောရဘူးနံပါတ်2ဂုံစကားမပြောရဘူးနံပါတ်3ကျန်းတဲ့စကားမပြောရဘူးနံပါတ်4ပိတ်ဖြစ်တဲ့စကားမပြောရဘူးဒါရင်ဘာပြောရမလဲဒီဟာကမင်္ဂလစကားတော့နည်းနည်းပြောတဲ့အတိုင်းတက်ကိုကြည့်ပြီးပြောပါနော်တရားနဲ့ပတ်သက်တဲ့သီလနဲ့ပတ်သက်တဲ့စကားသမာဓိနဲ့ပတ်သက်တဲ့စကားပညာနဲ့ပတ်သက်တဲ့စကားစသဖြင့်ဒီလိုပြောတဲ့စကားလေးတော့ပြောဖို့မျက်စောပြန်ခွင့်ပြုတယ်နောက်တစ်ခုသမ္မာသမ္မန္တသို့တဲ့မနိုင်ရဘူးရှောင်ကြရမယ်။အာဒိညာဌာနသိသိစီတွေမတရားမီးဝါဘူးရှောင်ကြရမယ်။လဘိလက်ယူလေအဲ့ဒါပါပါတယ်နော်။လဘိလက်ယူရင်ကတော်တော်လေးလွှမ်းမိုးနေတဲ့ချစ်ဖြစ်တော့ဒါအာဒိညာဌာနကံထဲမှာရုပ်ဆံလည်းပါနေတယ်။နောက်တစ်ခုကာမိတုမိဆာသာရမာယေဖောက်ပြန်တဲ့ကာမဂုဏ်အကျင့်တွေကိုကျင့်လို့ရှင်ရင်ကိုလည်းဆောင်ကျင်ရမယ်။ပေါင်းလိုက်တော့ကနာမကမ္မန္တကသုံးခုဆောင်ကျင်ရမယ်။မှန်ကန်တဲ့ကုံတို့ချင်းလည်းလုံချင်းစားတဲ့လုံငန်းရည်တွေကိုတော့ပြုလုပ်ခွင့်ပေးပါတယ်မြတ်စွာဘုရားနော်။နောက်ကမ္မအာဇီဝက2မျိုးဒကာကြီးတွေအတွက်ဆိုရင်တော့2မျိုးရှိပါတယ်။ဒီမျိုးကတော့ခုပြောခဲ့တဲ့ဝစီတုချက်က4မျိုး၊ကာယတုချက်က3မျိုး။ဝစီတုချက်4မျိုးကြောင့်ရရှိတဲ့ပစ္စည်း၊ကာယတုချက်3ပါးကြောင့်ရရှိတဲ့ပစ္စည်းမသုံးစွဲပဲနဲ့ဆောင်ကျင်တယ်။ဆိုလိုတာကသူ့သက်တက်လို့ရတဲ့ပစ္စည်းမတော်ဘူးရှောင်တယ်။သူ့ပစ္စည်းခိုးလို့ရတဲ့ပစ္စည်းမတော်ဘူးရှောင်တယ်။ဒါပေမဲ့သူ့မိစ္ဆာကလုပ်ငန်းရတဲ့ကြောင့်ရရှိတဲ့ပစ္စည်းမတော်ဘူးရှောင်ကျင်တယ်။မူသားပြောလို့ရတဲ့ပစ္စည်းရှောင်ကျင်တယ်မတော်ဘူး။ခုံးတိုက်လို့ရရှိတဲ့ပစ္စည်းမျိုးမတော်သေးဘူးရှောင်ကျင်တယ်။ဉာဏ်နဲ့တဲ့စကားတွေပြောလို့ရရှိတဲ့ပစ္စည်းမျိုးမတော်ဘူးရှောင်ကျင်တယ်။ပိန်ချင်းတဲ့စကားတွေပြောလို့ကွက်စိတ်ပြောတာတော့လူမျက်ကြီးပြောတာတော့လို့ပေါ့နော်။ပင်ကျင်းတဲ့စကားတွေပြောလို့ရရှိတဲ့ပစ္စည်းမျိုးမတော်ဘူးရှောင်ကျင်တယ်။ဆိုတော့နောက်ထပ်ရှောင်ကျင်ရမှလေးတွေရှိတဲ့သမ္မာအာဇီဝခေတ်ရဲ့အတွက်အဲ့ဒါကဂုံတွယ်မှု၅မျိုးဆိုပြီးတော့မြတ်စွာဘုရားအင်္ဂုတ္တပါဠိတော်မှာဟောထားပါတယ်နော်။လူကိုဂုံတွယ်ခြင်းကြောင့်ရရှိတဲ့ပစ္စည်းလက်နဲ့တွေကိုဂုံတွယ်ခြင်းကြောင့်ရရှိတဲ့ပစ္စည်းအစိတ်တွေကိုဂုံတွယ်ခြင်းကြောင့်ရရှိတဲ့ပစ္စည်းရောင်းဝယ်လို့ရရှိတဲ့ပစ္စည်းလူကိုဂုံသွဲတယ်လက်နဲ့ကိုဂုံသွဲတယ်အစိတ်ကိုဂုံသွဲတယ်မွေးစေဝါးတွေဂုံသွဲလို့ရရှိတဲ့ပစ္စည်းနောက်တစ်ခုကမွေးမြူရေလုံးလို့ဓဝလေးတွေကိုရောက်ထလို့ရရှိတဲ့ပစ္စည်းအဲဒီဂုံသွဲမှု၅မျိုးကြောင့်ရရှိတဲ့ပစ္စည်းတွေကိုလည်းမတော်မဆွေးရဘူးရှင်းပြရမယ်ဆိုပြီးတော့ဒကာကြီးတွေအတွက်သက်စွာပြတ်ကဟောထားပါတယ်နော်ဒါကတော့အဇီဝပဲနောက်တစ်ခုနာမတတိကတော့အာလောကျမှုတဲ့တတိပဌာန်၄ပါးတတိပဌာန်၄ပါးကျင့်နေဆိုရင်သမထပိုင်းဝိပဿနာပိုင်းနှစ်ခုလုံးပါတယ်သမ္မာဝါယမကတော့သူကသမထပိုင်းမှာလည်းပါတယ်ဝိပဿနာပိုင်းလည်းပါတယ်သို့တော့သမထပိုင်းအတွက်သူကအားကြီးတဲ့အထောက်အကူတစ်ခုဖြစ်လို့ဒီသမ္မာသတိနဲ့သမ္မာဝါယမကိုသမာဓိမဂ်ကနေမှထက်ထားတယ်။နောက်သမ္မာသမာဓိဆိုတော့ကဘာပြောသလဲ။နာမည်ကျော်ဖြစ်တဲ့ဒီမဟာသတိပရဏသုတ်တံမှာပဲဘုရားရှင်ကပရမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသရုတ်ဇန်သမာဓိတွေကိုသမ္မာသမာဓိခေါ်ဆိုပါတယ်ဆိုပြီးအဋ္ဌကရှင်းထားတယ်။
ဒီပရမဇန်ဒုတိယဇန်တတိယဇန်သုတဇန်ဆိုတဲ့ဒီဇန်သမာဓိ၄ပါးကတော့ခွန်ကြီးတို့သဗ္ဗညေသောဝဟာရအကြပြောရင်တော့သူကရူပဝဆရသမာဓိဖြစ်ပါတယ်။သမာဓိက၃မျိုးရှိတယ်ခွန်ကြီးတို့အထွတ်ထိပ်တို့ရောက်နေတဲ့ကာမဝဆရသမာဓိလို့ခေါ်ဆိုအပ်တဲ့ဥပဆရသမာဓိက၃မျိုးပရမဇန်ဒုတိယဇန်တတိယဇန်သုတဇန်လို့ခေါ်ဆိုအပ်တဲ့ရူပဝဆရသမာဓိက၃မျိုးအာဂန္တနိရဏဇံဝိညာဏိဇံယရဏဇံအာဂိတိညာယရဏဇံနိဝတိညာဏဉာဏဇံလို့ခေါ်ဆိုရတဲ့အထက်အရူပဇံ၄ပါးလို့ခေါ်ဆိုရတဲ့အရူပဝဆရသမာဓိက2မျိုးဆိုပြီးကာမဝဆရသမာဓိရူပဝဆရသမာဓိအရူပဝဆရသမာဓိဆိုပြီးသမာဓိ3မျိုးရှိပါတယ်3မျိုးတည်းကနေမြတ်စွာဘုရားအလဲကောင်းဖြစ်တဲ့ရူပဝဆရသမာဓိကိုဂန်ပြီးမြှောက်ပြလိုက်တော့အစဖြစ်တဲ့ကာမဝဆရအထွတ်ထိပ်လို့ရောက်နေတဲ့ကာမဝဆရသမာဓိအဆုံးဖြစ်တဲ့အာရုံဘဝဆရာသမာဓိဒီဘုရားသိမ့်ကျုံပြီးယူရတဲ့မိစေဒီပက္ခာနီအဖြစ်မြတ်စွာဘုရားခေါ်ကြတော်မူတယ်လို့ဒီလိုမှတ်ပါဒါကြောင့်ဝိနုဒိမေအထင်ကရဏကဒီသမာသမာဓိဆိုတဲ့သကလုံးနဲ့ဆက်ဆက်ပြီးတော့ဘယ်လိုဖွင့်ဆိုထားလဲစိတ္တဝိသုဒ္ဓိနာမသဥပ္ပစာရအထသမာပတ္တိယောစိတ္တဝိသုဒ္ဓိစိတ္တကိလေသာနိဝရဏအငြိစ်မှရှုစင်နေတဲ့စိတ္တဆိုတာကဥပဒနာသမာဓိနဲ့တကောသမာပတ်၈ပါးလုံးကိုပဲခေါ်ဆိုပါရဲဆိုပြီးဒီလိုရှင်းထားတယ်။စိတ္တဝိသုဒ္ဓိနဲ့သမာသမာဓိဟာအတူတူပဲဖြစ်ပါတယ်။ဒါတော့နည်းနည်းလေးခွန်ကြီးမေးခွန်းတစ်ခုထပ်မေးအောင်မယ်။ခုရှင်းခဲ့တဲ့အတိုင်းဆိုလို့ရှိရင်သမာဓိဟာထူထောင်ရမှာလားမထူထောင်ရဘူးလား။မဂ္ဂင်၈ပါးစုံညီမှနိဗ္ဗာန်ရမယ်ဆိုတော့လက်ခံနိုင်ခဲ့ရဲ့။မဂ္ဂင်၈ပါးရဲ့အစဉ်ပိုင်းတစ်ခုဖြစ်တဲ့သမာသမာဓိကိုလည်းနိဗ္ဗာန်ရောက်ကြောင်းသိတဲ့အဖြစ်လက်ခံဖို့မလိုဘူးလား။သမထသည်သာသနာ့ရည်တရားမဟုတ်သာသနာပါတရားဖြစ်သည်ဝိမသနာနာခြင်းသာသနာ့ရည်တရားဖြစ်သည်ဆိုပြီးဒီလိုတော့ပြောကြတယ်မင်းကြီးစပါဟာသာသနာ့ရည်တရားလားသာသနာပါတရားလားလို့မေးရင်ဘယ်လိုဖြစ်မလဲမင်းကြီးစပါရဲ့အစိမ့်ပိုင်းတစ်ခုဖြစ်တဲ့သမ္မာသမာဓိဟာလည်းသာသနာ့ရည်တရားလားသာသနာပါတရားလားမေးရင်ဘယ်လိုဖြစ်မလဲသာသနာ့ရည်တရားဖြစ်ဘုရားဟောနေတာပဲဘုရားကမင်းကြီးစပါကျင့်ရမယ်လို့ဟောနေတာမင်းရှင်မကမကြင်ရဘူးလို့ဟောတာကမဟုတ်ပါဘူးဒါတော့တရားကြီးညစ်စီမလဲဖို့လိုတယ်နော်ဘုရားဟောဒီကရတော်အပေါ်နဲ့ယုံကြည်ကြတဲ့တရားရှိဖို့လိုတယ်မြတ်စွာဘုရားအပေါ်နဲ့ယုံကြည်ကြတဲ့တရားရှိဖို့လိုတယ်ဘာကြောင့်ဒီလိုသမ္မာသမာဓိကိုထောင်နေရတယ်လို့မေးစရာရှိတယ်ခုတရားကြီးတွေခန္ဓာအိမ်ကိုတရားကြီးတွေစိုက်ကြည့်သားမှာဉာဏ်ရအဲ့ဒီလိုကနကပရမဏုယုကသိခင်တိတဲ့ကလအပေါင်းလေးတွေတွေ့လာမတွေ့ဘူးဒါပြိနဲ့မြတ်စွာဘုရားကအမခံထားတယ်။လိစ္ဆာဏယုတ်မှာဘယ်လိုအမခံလဲ။သမာဓိဘိက္ခဝေဘဝိထသမာဓိတောဘိက္ခဝေဘိက္ခုယထဘုဒ္ဓံပသနာတိ။လိစ္ဆာဏယုတ်မှာနံပါတ်၁သုတ်တံကသမာဓိသုတ်တံဖြစ်ပါတယ်။အဲ့ဒီသုတ်တံမှာဘုရားကဘယ်လိုဟောလဲ။သမာဓိဘိက္ခဝေဘဝိထသမာဓိတောဘိက္ခဝေဘိက္ခုယထဘုဒ္ဓံပသနာတိ။ဘိက္ခဝေစေတယံတို့သမာဓိသမာဓိကိုဘဝိထပေါများကြပါကုန်လော။သမာဓိတော်သမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမဖို့မပြဟုတ်တိုင်းမှန်စွာပသနာတိကိုပဲပြပြသည်သုတယံတို့သမာဓိကိုထရုံကြအစမ်းပါသမာဓိရှိနေတဲ့ပုဂ္ဂိုလ်သည်မဖို့မပြဟုတ်တိုင်းမှန်စွာကိုပဲပြပြသည်ပါရဲ့ဘာဒီကိုသိမလဲဂိသံယထာဘုဒ္ဓံပသနာတိဘယ်တရားတွေကိုဟုတ်တိုင်းမှန်စွာကိုပဲပြပြသည်ဣဒံဒုက္ခံတိယထာဘုဒ္ဓံပသနာတိအယံဒုက္ခသမုဒယောတိယထာဘုဒ္ဓံပသနာတိအယံဒုက္ခနိရောဓောတိယထာဘုဒ္ဓံပသနာတိအယံဒုက္ခနိရောဓသမိနိပရိပဒတိယထာဘုဒ္ဓံပသနာတိဣဒံဒုက္ခံတိဤကဒုက္ခရိယသစ္စာတရားဟု၍ယထာဘုဒ္ဓံမဖို့မပြဟုတ်တိုင်းမှန်စွာပသနာတိကိုယ်ပဲပြပြသည်အယံဒုက္ခနိရောဓောအယံဒုက္ခသမုဒယောတိဤကဒုက္ခဖြစ်ကြောင်းသမုဒယအရိယသစ္စာတရားတိဟု၍ယထာဘုဒ္ဓံဘမောင်မပြဟုတ်တိုင်းမှန်စွာပသနာတိကိုယ်ခေပြပြသည်အယံဒုက္ခနိရောဓောတိအင်္ဂဒုက္ခချုပ်ရန်နိရောဓအရိယသစ္စာတရားတိဟု၍ယထာဘုဒ္ဓံဘမောင်မပြဟုတ်တိုင်းမှန်စွာပသနာတိကိုယ်ခေပြပြသည်အယံဒုက္ခနိရောဓသမိတိပရိပတ္တာတိအင်္ဂဒုက္ခချုပ်ရန်နိဗ္ဗာန်သို့ရောက်ကြောင်းခြင်းစဉ်ဖြစ်သည့်မဂ္ဂအရိယသစ္စာတရားတိဟု၍ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာပသနာတိကိုယ်ခေပြပြသည်ဤကဒုက္ခသစ္စာလို့ဟုတ်တယ်မှသာကိုယ်ပဲပြပြသိမယ်။ဤကဒုက္ခဖြစ်သောသမုဒယအရိယသစ္စာတရားလို့ဟုတ်တယ်မှသာကိုယ်ပဲပြပြသိမယ်။ဤကဒုက္ခချုပ်ရန်နိရောဓအရိယသစ္စာတရားလို့ဟုတ်တယ်မှသာသိမယ်။ ဤကံဒုက္ခချုပ်ရန်ဤရောတ္တနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ဖြစ်တဲ့မဂ္ဂအရိယသစ္စာတရားလို့ဟုတ်တိုင်းမှန်စွာကိုယ်ပဲပြပြသိမှာ။အဲဒီလိုဟုတ်တိုင်းမှန်စွာကိုယ်ပဲပြပြသိရှင်အတွက်သင်္ချေသားတို့သင်္ချေသမီးတို့ဓမ္မရီကိုထူထောင်ကြပါဆိုပြီးဘုရားရှင်ကတိုက်တွန်းထားတယ်။ဘုရားတို့ဓမ္မရီထူထောင်တဲ့လားမထူထောင်နိုင်ဘူးလား？ထူထောင်ရမယ်။ဓမ္မရီရှိမှသိနိုင်တဲ့တရားတွေဖြစ်လို့မြတ်စွာဘုရားကဓမ္မရီကိုထူထောင်ခိုင်းတာ။ဒါပေမဲ့ဒီနေ့ခေတ်ကပြောနေတာကဘယ်လိုပြောလဲ။ဘုရားဟောတဲ့ယုတ်တရားနဲ့ဘုရားသာရှုလို့ရတာသာဝကတွေရှုလို့မရဘူး။ဘုရားဟောတဲ့နန္ဒရားကလည်းဘုရားရှင်သာရှုလို့ရတယ်သာဝကတွေရှုလို့မရဘူးဆိုပြီးဒီလိုပြောကြတယ်။ဒီလိုပြောတဲ့စကားကိုထောက်လိုက်တော့နည်းနည်းအဓိပ္ပာယ်ကြောင်းပြန်လှန်ပြောမယ်ဆိုရင်ဘုရားရှင်ရဲ့လက်နေချင်းကဘာလက်နေချင်းနဲ့ကဘာတည်းပါရမီတွေဖြည့်ပြီးတော့ဒီသစ္စာလေးပါးတရားကိုဟောသွားတဲ့ဒီယုတ်ပြန်နန္ဒရားတွေကိုဟောသွားတယ်ခေါ်သွားတဲ့တရားကရှုလို့မရဘူးဆိုရင်ဘုရားရှင်ကလက်သက်ခြင်းနဲ့ကဘာတသိပါရမီဖြစ်ပြီးတော့သူ့အတွက်ပဲသူတရားဟောပြီးပြိဋိဘံဆန်သွားတယ်လို့မပြောတော့လဲပြောတယ်လို့ဖြစ်မနေဘူးလား။ဘာဖြစ်လဲ?သူခေါ်သွားတဲ့တရားကရှုမှမရဘူး။ရှုလို့မရဘူးဆိုရင်လူသားတွေအတွက်ဘာအကျိုးရှိရောမလဲ။ဘာဝကတွေအတွက်တပည့်သာဝကတွေအတွက်ကိုဘာအကျိုးရှိရောမလဲ။မရှိတော့ဘုရားဟောတဲ့တရားကရှုလို့မရဖြစ်နေတယ်။ဒါကြောင့်တရားကြီးတွေလူမကြီးတွေသာသနာတော်အရှိန်ခိုင်ကဒီတန်းရှင်နဲ့ဆိုရင်တော့ဘုရားအပေါ်၌ယုံကြည်ဖို့ဓာတရားလေးတွေရှင်ဆက်ဆက်ရှိဖို့လိုတယ်။ဘုရားရှင်ဟောကြားပြတာဆုဆုံးမတော်မူတဲ့တရားတော်အပေါ်၌ယုံကြည်ချက်ဓာတရားလေးတွေရှိဖို့တော့မလိုဘူးလား။လိုအပ်နေတယ်။တတန်းလေးကလည်းတူတယ်။ရှင်းတော်ကျင့်နေကျင့်စဉ်ကလွဲချော်နေမယ်ဆိုရင်မိမိတို့မျှော်လင့်နေတဲ့ပြိဋိဘံစံနိုင်ဖို့ဆိုတာအနုဘတာပြိဋိဘံစံနိုင်ဖို့ဆိုတာဖြစ်ပါမလား။မဖြစ်နိုင်ဘူးဓာတိဖြစ်ကြဖို့လိုတယ်နော်ကဲဒါကလောကီမဂ်ပင်တရားကိုရှင်းပါပဲအဲဒီလောကီမဂ်ပင်တရားကိုရှင်းပါကိုစရတိကျကျင့်လိုက်တဲ့အချိန်ခါမှာသို့ပုဂ္ဂိုလ်ရဲ့တဏ္ဍာမလောကုတ္တရာမဂ်ပင်တရားကိုရှင်းပါလဲပေါ်လာပါတယ်ရင်းကျက်လာတဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးပါအရိယမဂ်ဉာဏ်ဘုံဉာဏ်ပေါ်လာမဲ့သို့အရိယမဂ်ဉာဏ်ကအသင်္ကရတအရင်းကျက်နိဗ္ဗာန်ကိုလှမ်းပြီးအာယုံပြုပါတယ်အဲ့ဒါအာသင်္ကရတအငိမ့်ကနေသို့အရိယမဂ်ဉာဏ်ဖြင့်ရှင်းလွှဲနေတဲ့သမာဓိတိကဒီအာသင်္ကရတအငိမ့်ကနိဗ္ဗာန်ကိုလှမ်းပြီးသိတယ်။အဲကြောင့်အာသင်္ကရတအငိမ့်ကနိဗ္ဗာန်ကိုလှမ်းပြီးထွန်းထွန်းသိနေတဲ့ဉာဏ်ကသမာဓိဖြစ်အာသင်္ကရတအငိမ့်ကနိဗ္ဗာန်အာယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြနေတဲ့သဘောကသမာဓိကပ္ပအာသင်္ကရတအငိမ့်ကနိဗ္ဗာန်အာယုံကိုထက်ခါထက်ခါအမှတ်ရနေတဲ့သဘောကသမာဓိသောအသင်္ကရတအငိမ့်ကနိဗ္ဗာန်ကိုသိအောင်ကြိုးစားအထောက်နေတဲ့သဘောကသမ္မာဝါယမ။သောအသင်္ကရတအငိမ့်ကနိဗ္ဗာန်အာယုံပေါ်၌စိတ်ကြီးငြိမ်နေတဲ့သဘောကသမ္မာသမာဓိ။ပေါင်းလိုက်တော့မဂ်ဉာဏ်တရားကို၅ပါး။ဒါပေမဲ့အဲ့ဒီအရိယမဂ်ဉာဏ်ကသမ္မာဝါစာမဖြစ်အောင်သမ္မာကမ္မန္တမဖြစ်အောင်သမ္မာအာရိယမဖြစ်အောင်တားမြစ်နှောက်ယှက်နေတဲ့ကိလေသာတွေကိုအကျွမ်းကြံမရှိကိုယ်စီအောင်ပယ်ရှားပြလိုက်ပါတယ်။ပင်သလိုက်တယ်ပင်သလိုက်တဲ့အတွက်သမ္မာဝါစာသဘောသမ္မာကမ္မန္တသဘောသမ္မာအာဇီဝသဘောတွေလည်းရှင်းရှင်းပြနေပါတယ်အဲ့ဒီရှင်းရှင်းပြနေတဲ့မဂ်ခင်သီလမဂ်ခင်၃ပါးနဲ့ခေါဏကပြောခဲ့တဲ့မဂ်ခင်တရားကို၅ပါးတော့ပေါင်းလိုက်တဲ့အခါမှာမဂ်ခင်ဘယ်နှပါးဖြစ်သွားလဲ၈ပါးဒါကလောကုတ္တရာမဂ်ခင်အဲ့ဒီလောကီမဂ်ခင်၈ပါးလောကုတ္တရာမဂ်ခင်၈ပါးဒီရှင်းပါကိုမြတ်စွာဘုရားကမြစ်ဒီမှာပฏิပဒါအလဲအလတ်ဖြစ်တဲ့ခြင်းစဉ်ဒီအလဲအလတ်ခြင်းစဉ်ကတထာဂတိနအဘိဓမ္မုဒ္ဒတထာဂတအမိရတော်မူတဲ့သင်တို့ဆရာငါဘုရားရှင်ကိုတော်တိုင်ထိုးထွင်းသိမြင်ထားတဲ့မဂ်ခင်ခြင်းစဉ်ပฏิမပฏิပဒါခြင်းစဉ်အလဲအလတ်ခြင်းစဉ်လည်းဖြစ်တဲ့သက္ကုကရဏီဉာဏ်မျက်စိကိုလည်းပြုလုပ်ဖိတတ်တဲ့ညာနာကရဏီဉာဏ်အမြင်ကိုလည်းပြုလုပ်ဖိတတ်တဲ့ဥပဒမယကိလေသာအပုံငြိမ့်ဖို့ရကိလေသာအပုံမီးတွေငြိမ့်ဖို့ရလည်းဖြစ်တယ်။အဘိညာယသစ္စာလေးပါးကိုထိုးထွင်းကြည့်မြင်ဖို့ရလည်းဖြစ်တယ်။သမောဓာယအရိယမဂ်ဉာဏ်ကိုသစ္စာလေးပါးကိုထိုးထွင်းသိတတ်တဲ့အရိယမဂ်ဉာဏ်ကိုရရှိဖို့ရလည်းဖြစ်တယ်။နိဗ္ဗာန်ယနိဗ္ဗာန်ကိုမြတ်မောပြီးဖို့ရလည်းဖြစ်ပါတယ်ဆိုပြီးဒီလိုမြတ်စွာဘုရားကအမဂန်ချက်နဲ့ဒီဓမ္မစက္ကဘောဓနာသုတ်တံမှာဒီမဂ်ဉာဏ်ရှင်ပါးကိုခေါ်ကြနေတော်မူခြင်းဖြစ်ပါတယ်နော်။ရှင်းတော့ဒီလိုဆိုရင်ဘုန်းကြီးတို့တရားတကယ်လက်တွေ့ကျင့်တော်မယ်ဆိုရင်ကျင့်တော်မယ်ပုဂ္ဂိုလ်ကဘယ်လိုလုပ်ရမလဲဒီမဂ်ရှင်ပါကျင့်ရမှာလဲ ဘယ်ကင်းစမရှင်းလိုက်တဲ့အခါမှာလောဘီကိုကလက်ကုတ်တော်မရောက်နေသေးတဲ့လောဘီကဆ ਾਇ ရလောဘီမဲ့ခင်အခိုက်လောဘီအခိုက်မှာမဲ့ခင်တရားကိုမှာသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝဒီမဲ့ခင်၃ပါးကလိလမဲ့ခင်ခေါ်တယ်သမ္မာဝါယမသမ္မာတတိသမ္မာသမာဓိဒီမဲ့ခင်၃ပါးကသမာဓိမဲ့ခင်ခေါ်ပါတယ်သမ္မာဓိဋ္ဌိသမ္မာသင်္ကပ္ပဒီမဲ့ခင်တရား၂ပါးကဉာဏ်မဲ့ခင်ခေါ်ပါတယ်အဲဒီတော့နံပါတ်၁ကသီလမဂ်ကို၃ပါးကိုဖြူစင်အောင်လေ့ကျင့်ပါဖြူစင်ပြီးပြီဆိုရင်တော့ဆက်လေ့ကျင့်နေဖို့မလိုဘူးကွာဆက်လေ့ကျင့်ဖို့ပဲလိုတယ်သီလမဂ်ကိုဖြူစင်ပြီးတဲ့အချိန်ကမှဒုတိယတစ်ဆင့်ကဘာလုပ်ရမလဲခုနကသမာဓိမဂ်ကိုထူထောင်ရသမာဓိမဂ်ကဘာကြောင့်ထူထောင်ရလဲဆိုတော့ခုနကရှင်းပြပြီးပြီသမာဓိရှိမှသမာဓိတည်းနဲ့သမာသင်္ကပ္ပကဖြစ်ပေါ်လာမယ်သမာဓိမရှိတဲ့ပုဂ္ဂိုလ်တန်တမ်းမှာသမာဓိတည်းဖြစ်ပါမလားမဖြစ်နိုင်ဘူးနော်ဒါကြောင့်သမာဓိကိုထူထောင်ရမယ်ထူထောင်တဲ့အပိုင်းမှာမြတ်စွာဘုရားသမထအပိုင်းမှာကမ္မထံ40ဆိုပြီးတော့ဟောထားပါတယ်ဒီကြတော့ဒကာကြီးတွေအတွက်ခွန်ကြီးကမ္မထံတစ်ခုလောက်တော့ဟောပေးဖို့ဤရည်ချက်ရှိပါတယ်နော်အဲဒီတော့ကမ္မထံ40ထဲမှာကမ္မထံ10ခုလောက်ကတော့ဥပ္ပစရသမာဓိလို့ခေါ်ဆိုအပ်တဲ့ဇာနံကတ်နေတဲ့သမာဓိလောက်နိနိအားကောင်းတဲ့သမာဓိမျိုးကိုတော့ဖြစ်စေနိုင်တယ်။ဒါပြိတဲ့ဇံကိုတော့မရစေနိုင်ဘူး။ဉာဏ်နည်းတဲ့ကမ္မထာ30လောက်ကတော့တချို့ကမ္မထာရှင်ကပရမဇ္ဇသမာဓိကိုရစေတယ်။တချို့ကမ္မထာရှင်ကပရမဇ္ဇဒုတိယဇံတတိယဇံကိုရစေတယ်။တချို့ကမ္မထာရှင်ကတော့ဥပမာကတိုင်းလိုလို့ဆိုရင်တော့သမာဘ10ပါးလုံးကိုရစေနိုင်ပါတယ်နော်။အာနာပါနကမ္မထာကတော့ပရမဇ္ဇဒုတိယဇံတတိယဇံသုတဇံလောက်အထိပဲရစေနိုင်တယ်။ယူပေါ်စရဇံလောက်ပဲရတယ်။အရူပေါ်စရဇံကိုမရနိုင်ဘူး။မရနိုင်တော့လည်းပဲလူများစုမှာညတော့အဖြစ်တခြားသမထာဏိကိုစအားထုတ်နေစဉ်နည်းနည်းခက်ခဲမှုရှိတာတွေ့ရတယ်။ဒါကြောင့်ဘုန်းကြီးဒီညအာနာပါနကမ္မထာအကြောင်းတော့အတော်ချုပ်ပြီးတော့နည်းနည်းခေါ်ဖို့ညွှန်ထားပါတယ်နော်။ဒီတော့ဒီအာနာပါနကမ္မထာပိုင်းမှာမြတ်စွာဘုရားကနံပါတ်1ဒီကအရှိကိုသိအောင်ကြိုးစားအားထုတ်ဖို့နံပါတ်2ရတ္တအတိုးကိုသိအောင်ကြိုးစားအားထုတ်ဖို့နံပါတ်3သဗ္ဗကာယအစအလယ်အဆုံးအကုန်လုံးကိုဒီနေ့ဆက်ချက်သိအောင်ကြိုးစားအထောက်ဖို့နံပါတ်၄ပဋ္ဌံဗယအာနာပါနဉာဏ်အောင်ဉာဏ်အောင်ဖြစ်ဖို့သိမ့်မွေးအောင်ဉာဏ်တော်အောင်ဖြစ်ဖို့ဆိုပြီးတော့50ဟောထားပါတယ်နော်အာနာပါနဉာဏ်သွားတယ်ချုပ်သွားတယ်ဆိုတော့ကတော့သရုတ်သာသမာဓိဆိုင်အာနာပါနလုံးလုံးချုပ်တယ်ဆိုတာရသော်ပြကိုရတော်ရင်ကအင်္ဂုတ္တပါဠိတော်မှာဟောထားတာလည်းရှိပါတယ်နော်ဒါကြောင့်အဲ့ဒီအဆင့်40မှာနံပါတ်1နဲ့နံပါတ်2နံပါတ်3ကိုတပေါင်းနဲ့ခွန်ကြီးတို့ကြည့်နဲ့ကြည့်စင်ကိုမြတ်တော်အဖြစ်တော်သင်ပေးပါတယ်။ဆိုလိုတာကခုနေတကကြီးရဲ့အသက်ရှင်ကြည့်ပါ။အသက်ရှင်ကြည့်လိုက်ရင်နာမည်ပြသို့မဟုတ်အထက်နှုတ်ခမ်းဘိုလ်ကောင်းတာကတော့အထက်နှုတ်ခမ်းကဘိုလ်ကောင်းတယ်။ဘာဖြစ်လို့လဲယောဂီအများစုမှာတပြင်းချင်းတိုင်းတိုင်းနဲ့ဝင်လေကသင်ွင့်သွားလို့မတင်ဆိုင်ရင်နှာခေါင်းအတွင်းလိုက်လိုက်ပြီးတော့နှာခေါင်းတွင်းဘာကတွန်းတဲ့သဘောကအားကောင်းတယ်တွန်းတဲ့ဘောဆင်းရောက်လိုက်တဲ့အနေနဲ့ဒီပြညာကျဲတွန်းကန္တာကဝါယောတဖြစ်တော့အဲ့ဒီဓာတ်ကြီးကထင်ရှားလာရောခေါင်းတစ်ခုလုံးဝါယောတထင်ရှားလာပြီဆိုရင်ဝါယောတရဲ့မိတ်ဆွေဖြစ်နေတဲ့ကျန်တဲ့တန်သုံးပါးတို့လည်းတစ်ပြေးပြေးထင်ရှားလာတယ်။အဲ့ဒီကမ္မခေါင်းကြီးကခဲနေတယ်၊တင်းနေတယ်၊မာနေတယ်၊စသဖြင့်တချို့ယောဂီတွေနည်းနည်းပေါ့ပါစကားများကြတယ်။အဲ့ဒါကြောင့်အထက်နှုတ်ခမ်းလောက်မှာစိတ်ကိုထားပြီးတော့ဝင်ရင်ဝင်လေထွက်ရင်ထွက်လေလို့သိအောင်ရှုပါအဲ့လိုရှုတဲ့ပိုင်းမှာအသက်ရှင်နေလေနေတဲ့အတိုင်းဝင်လေထွက်လေကိုသိအောင်ရှုအသက်ရှင်ဉာဏ်နဲ့ဉာဏ်နဲ့အတိုင်းဝင်လေထွက်လေကိုသိအောင်ရှုပါအသက်ရှင်နေတာကိုရှည်တယ်လို့ခေါ်ပါတယ်အသက်ရှင်ဉာဏ်တာကိုတိုတယ်လို့ခေါ်ပါတယ်ရှည်အောင်လည်းမကြိုးစားနဲ့တိုအောင်လည်းမကြိုးစားနဲ့သဘာဝအတိုင်းပဲအသက်ရှင်နေပါအဲ့ဒီလိုရှုလိုက်တဲ့အပိုင်းမှာရန်ခအသက်ရှင်ကတခိုင်လုံးနှေးကျင်လဲနှေးတတ်တယ်ဘာမှမဖြစ်ဘူးနှေးတဲ့အတိုင်းပဲရှုနေအစာဆုံးတော့ကြောင့်သိအောင်သာရှုနေရန်ခအသက်ရှင်ကမြင်ရင်လဲမြင်တတ်ပါတယ်ဉာဏ်လဲဘာမှမရှိဘူးတက်တက်ဉာဏ်အောင်တက်တက်နှေးအောင်တော့မလုပ်နဲ့အဲဒီတော့ဉာဏ်ရင်လဲဉာဏ်နဲ့အတိုင်းအစာဆုံးတော့ကြောင့်သိအောင်မရှိပါအဲဒီတော့ရှုလိုက်တဲ့အချိန်တော့မှစိတ်ကမငြိမ်ဘူးဆိုရင်တော့အစကရမြတ်ကရည်တွက်တဲ့ဤလေအကုန်ကြီးယူဖို့ရန်အတွက်အကြံပေးထားတယ်ဘုမမဝင်လေထွက်လေနှစ်ခုပေါင်းကို1ဝင်လေထွက်လေ2ဝင်လေထွက်လေ3ဝင်လေထွက်လေ4ဝင်လေထွက်လေ5ဝင်လေထွက်လေ6ဝင်လေထွက်လေ9ဝင်လေထွက်လေ10 ငါနဲ့တဆင်ဆန်တဲ့ညဉ့်ညံ့နေတယ်တော့ကနန်းတစ်ခုသတ်မှတ်ထားတာပုံကောင်းပါတယ်နော်အဲဒီတော့ဘုန်းကြီးတို့ကျေးဇူးတော်ရင်ဖြစ်တဲ့ကန်ဒီဆိုတော့ဘုရားကတော့ရှေ့အထိမဂ္ဂင်၈ပါးကိုအမှတ်ရစေခြင်းခံယူပြီးတော့ရှေ့အထိသင်သင်ပေးတယ်ဒီတော့တက်ကနေရှေ့အထိမဆုဘယ်မှမထွက်စေရဆိုစိတ်ကိုတင်းတင်းထားပြီးတော့ရည်တွေ့ရတယ်နောက်တစ်ခါလည်းတက်ကနေရှေ့အထိမဆုဘယ်မှမထွက်စေရနောက်တစ်ခါလည်းတက်ကရှေ့အထိဘယ်မှမထွက်စေရအဲဒီလိုရည်တွေ့လိုက်ရင်နောက်တော့ရည်တွေ့ခြင်းကရဏရဲ့ကရဏနည်းရဲ့စာအားကြောင့်တဖြည်းဖြည်းဝင်လင်ထွက်လင်မှာစိတ်ကလေးကငြိမ်ပြီးကတ်သွားတတ်ပါတယ်။အစာပိုင်းမှာတော့စက်ကံပိုင်းကြီးနဲ့ပိုင်းလောက်ပဲငြိမ်တတ်ပါတယ်။သို့သော်တဖြည်းဖြည်းဇွဲကောင်းကောင်းနဲ့ဆက်လက်ပြီးကြိုးစားမယ်ဆိုရင်တော့တဖြည်းဖြည်းနိုင်ဝက်တနင်္ဂနွေလောက်အထိထိနေတဲ့စာအားရှိလာပါတယ်။နိုင်ဝက်လောက်ထိနေလို့လို့ဝင်လင်ထွက်လင်မှာစိတ်ကငြိမ်ကတ်နေပြီဆိုရင်တော့ရေတွက်တဲ့ကရဏနည်းကိုရက်လိုက်ပါ။ရေတွက်တဲ့ကရဏနည်းကိုရက်ပြီးတော့ပါလို့မလဲ။ဝင်လေထွက်လေရဲ့အစာအဆုံးကိုတောင်းချောက်သိအောင်သာထိုင်ပြီးရှုနေတော့မမဖက်မနေနိုင်ရင်တော့ဝင်ရင်ဝင်လေထွက်ရင်ထွက်လေဒီလောက်တော့မှတ်နေပါမမဖက်နေနိုင်နေဆိုရင်တော့မမဖက်နဲ့စိုက်တာကြည့်နေပါစိုက်ကြည့်လိုက်တဲ့အပိုင်းမှာအထက်နှုတ်ခမ်းကိုတအားမစိုက်ပါနဲ့အထက်နှုတ်ခမ်းကိုတအားစိုက်လိုက်ရင်နှုတ်ခမ်းမှာရှိတဲ့ဓကမထန်ဓာလေးပါးရပေါ်လာတတ်တယ်အထက်နှုတ်ခမ်းမှာလာကြည့်တဲ့လေးပေါ်မှသာစိတ်ကိုကပ်ဖို့လိုတယ်အဲဒီလိုစိုက်ရှိလိုက်တဲ့အခါတခါလေဒီလိုယောဂီတွေကသွားချင်းထိထားလိုက်တော့မတိမတာစိတ်ကငွေထွက်လေကတမာတိဖြစ်လာရင်သိမ့်မွေ့သွားတယ်။သိမ့်မွေ့တဲ့လေလေးကမတင်ကြတော့လည်းစူးစိုက်ခဲ့တယ်။စူးစိုက်တဲ့အခါမှာစိတ်ကလည်းစူးစိုက်တာမဟုတ်ဘဲခန္ဓာကိုယ်ကတအားစိုက်ပြီးတော့သွားတစ်ခုကိုပဲမတိမတာဖိလိုက်ပြီ။အဲဒီလိုဖိလိုက်ရင်လည်းမျက်နှာတစ်ခုလုံးတင်းပါပြီလားရော။ကျုံးကန်လိုက်တဲ့သဘောကဝါရောဖြစ်တဲ့ဝါရောသဘောတင်ကြတဲ့နဲ့ဉာဏ်နဲ့ဓာတ်တွေလည်းတစ်ကြိမ်ချင်းတင်ဆန်းလာတယ်။အဲဒီတော့ဓကမထန်နဲ့အာနာပါနနဲ့ရောသွားတတ်တယ်။အဲဒါကြောင့်သွားနှစ်ခုကိုမထီပဲနဲ့နည်းနည်းလေးတော့ဟထား။သို့တော်တချို့ယောဂီတွေကသွားဟထားပါဆိုရင်မဇ္ဇပါသွားဟတယ်။မဇ္ဇပါသွားဟတော့မဇ္ဇတဲ့ခြင်းကောင်းတွေဝင်နေခြင်းကောင်းတွေဝင်နေပြစ်လာရော။ဒါကြောင့်မဇ္ဇကိုတော့မဟပါနဲ့သွားနှစ်ခုကိုတော့မထီပဲနဲ့နည်းနည်းလေးဟထား။နောက်တစ်ခုကအဲ့ဒီစိတ်ကငြိမ်လာပြီဆိုလို့ရှိရင်ဝင်လေထွက်လေကသိမ့်မွေ့ဖတ်တယ်။သိမ့်မွေ့နေတဲ့လေကိုထိရှားအောင်တက်တက်မြင်းမြင်းအတက်မဆူလိုက်ပါနဲ့နော်။သိမ့်မွေ့လေကောင်းရင်ဖြစ်ပါတယ်။ဘာကြောင့်ကောင်းတယ်လဲဆိုတော့ဒီသိမ့်မွေ့နေတဲ့လေလေးမှာစိတ်ကိုငြိမ်အောင်ကပ်လိုက်ရင်တဖြည်းဖြည်းသိမ့်မွေ့တဲ့သိမ့်မွေ့ပြီးတော့စိတ်ကလည်းငြိမ်တဲ့ငြိမ်သွားပြီဆိုရင်နမိတ်ဆိုတာပေါ်လာတယ်။နမိတ်ပေါ်လာပြီဆိုလို့ရှိရင်နမိတ်ပေါ်မှာစိတ်ကပြောင်းကပ်လာမှာဖြစ်တယ်။အဲ့ဒီနမိတ်ပေါ်မှာစိတ်ပြောင်းကပ်လိုက်တဲ့အချိန်ကမှဝင်လေထွက်လေကသိထင်ရှားနေရင်နမိတ်ပေါ်စိတ်ရောက်လိုက်ဝင်လေထွက်လေပေါ်စိတ်ရောက်လိုက်နမိတ်ပေါ်စိတ်ရောက်လိုက်ဝင်လေထွက်လေပေါ်စိတ်ရောက်လိုက်အဲ့ဒီတော့အာယုနှစ်ခုဖြစ်နေရင်သမာဓိကမဆူရှားတော့ဘူးဒါကြောင့်ဝင်လေထွက်လေကသိမှုကြီးကောင်းကြီးဖြစ်ပါတယ်အဲ့ဒီသိမှုနေတဲ့လေလေးမှာစိတ်ကလေးကိုငြိမ်တဲ့ညောင်ကပ်ထားလိုက်ရင်နောက်တော့တချို့ယောဂီများမှာဝင်လေထွက်လေနဲ့စိတ်ကလေးနှစ်ခုပဲရှိတော့တယ်နှာခေါင်းလည်းမတွေ့တော့ဘူးညတာတွေလည်းမတွေ့တော့ဘူးခန္ဓာကိုယ်လည်းမတွေ့တော့ဘူးအာဂန္ဓာလာခြင်းနဲ့မှအတိစိတ်ကလေးနဲ့လေလေးနှစ်ခုပဲရှိတော့တယ်ဆိုပြီးဒီလိုတချို့ပြောကြတယ်အဲ့ဒါကသိကောင်းတယ်ဘာကြောင့်သိကောင်းတယ်ပြောရတယ်လို့မေးတော့ခန္ဓာကိုယ်ကိုရှာမတွေ့ဘဲနဲ့လေလေးနဲ့အတိစိတ်ကလေးနဲ့ငြိမ်ပြီးညှိကပ်နေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကကြာကြာခြင်းနဲ့တစ်နာရီတစ်နာရီသုံးနာရီတက်တက်တရာလေးထိုင်လို့ရတယ်တချို့ခုနှစ်နာရီလောက်အထိထိုင်တယ်ထိုင်တိုင်းထိုင်လို့ရသွားတယ်ဘာဖြစ်လို့လဲခန္ဓာကိုယ်ရှာမသိတော့နာကျင်မှုဆိုတာလည်းဘာမှမသိတော့ဘူးစိတ်ကလေးကငြိမ်ပြီးကပ်သွားတယ်အဲဒီလိုကပ်သွားပြီးဆိုရင်တော့အဲဒီထွက်နေဝင်နေတဲ့လေလေးကအယောင်လေးနဲ့ဖြစ်နေတတ်တယ်အဲဒီအယောင်လေးနဲ့ဆိုတော့ကနှာခေါင်းကထွက်လာတဲ့လေသည်အများစုမှမိခိုးယောင်လေးဖြစ်တတ်ပါတယ်အဲဒီမိခိုးယောင်လေးအပေါ်မှာစိတ်ကသွားပြီးညကတက်ညကရင်တော့အဲ့မိဘရောင်တော့နမိတ်ကိုပဲစိုက်ကြည့်ပါသူ့ကိုဘာကြောင့်နမိတ်ခေါ်လဲလို့မေးတော့အဓိပ္ပာယ်နှစ်မျိုးရှိတယ်သမာဓိကြောင့်သူကဖြစ်ပေါ်လာတာဖြစ်တဲ့အတွက်သမာဓိရဲ့အကြောင်းတရားလို့ဒီလိုလည်းခေါ်နိုင်တယ်နောက်တစ်ခုကဒီနမိတ်အပေါ်မှာစိတ်ကပြီးတော့သမာဓိကိုဆက်လက်ထူထောင်လိုက်ရင်သမာဓိကပိုပြီးတော့မြင့်သွားတယ်ဘလောက်ကြီးမြင့်သွားလဲဆိုရင်ဇန်သမารိအထိဆက်သွားနိုင်တယ်။အဲဒါကြောင့်သမာဓိဖြစ်ဖို့ရန်လဲသူအကြောင်းဖြစ်တဲ့အာရမဏအကြောင်းလို့ခေါ်ပါတယ်။သမာဓိကြောင့်ဖြစ်ပေါ်လာတဲ့အတွက်နမိတ်လို့လည်းခေါ်တယ်။ သမာဓိဖြစ်ဖို့ရန်အကြောင်းတရားတစ်ခုဖြစ်တဲ့အတွက်ကြောင့်လည်းသူကနမိတ်လို့ခေါ်ပါတယ်။သို့သောပေါ်ရမှဒီနမိတ်ကလည်းမခိုင်ကန့်တတ်ဘူး။သမာဓိပေါ်မူတည်တယ်။သမာဓိခိုင်မှဒီနမိတ်ကခိုင်တယ်။သမာဓိမခိုင်ရင်ဒီနမိတ်ကလည်းမခိုင်ဘူး။နောက်တစ်ချက်ပြဿနာတစ်ခုကဘာလဲဆိုတော့ယောဂီတော်များများမှာအဲ့ဒီဝိနည်းသွက်တွေကိုရှုလိုက်လို့သမာဓိကငြိမ်းနိုင်အလေးအောင်တွေကပေါ်တယ်ခေါင်းပေါ်မှာပေါ်လိုက်ဟိုဘက်ဘေးမှာပေါ်လိုက်ဒီဘက်ဘေးမှာပေါ်လိုက်စသဖြင့်အယောင်လေးမျိုးမျိုးတွေ့တော့အဲ့ဒီအယောင်လေးတွေကိုလိုက်လိုက်ကြည့်အဲ့ဒါဆိုရင်သမာဓိကပြတ်သွားပြီဝိနည်းသွက်တွေအပေါ်မှာညီဝတ်နေတဲ့သမာဓိကြောင့်သာလှည့်ဒီအလေးအောင်ကဖြစ်ပေါ်လာတာဝိနည်းသွက်တွေကိုလှုပ်ပြီးတော့ဒီအလေးအောင်တွေကိုလိုက်ကြည့်လိုက်တဲ့သမာဓိကရှော့ချသွားတယ်သမာဓိရှော့ချလိုက်တဲ့ဒီအလေးအောင်တွေလည်းပျောက်သွားတယ်အလင်းရောင်ကမကောင်းမှုတော့မဆိုးလို့ပါဘူးတော်တော်မိမိရှူပွားရမယ့်အာယုံမဟုတ်ဘူးဒါကြောင့်မိမိရှူရမယ့်အာယုံကဒီပဂတိဝင်လေထွက်လေသာဖြစ်တယ်အဲ့ဒီဘောင်းကျင်မှာရှိတဲ့အလင်းရောင်တွေကမိမိရှူရမယ့်အရှုကအာယုံမဟုတ်ဘူးပဂတိဝင်လေထွက်လေဒီသာလင်မိမိရဲ့အရှုကအာယုံဖြစ်တယ်အဲ့ဒီအရှုကအာယုံဖြစ်တဲ့ပဂတိဝင်လေထွက်လေပေါ်မှာစိတ်ကတ်လိုက်ရင်သမာဓိကရင့်ကျက်လာသည်နဲ့ဒီပင်ငယ်ထဲနှာခေါင်းထဲကထွက်လာတဲ့လေသည်အများစုမှာတော့မိဖို့ရောင်လေးဖြစ်တတ်ပါတယ်အဲ့ဒီမိဂုံရောင်လေးကလည်းခိုင်းနေပြီဆိုရင်စိတ်ကလေးကိုကျွနေတာဖြစ်တော့လေနဲ့မိဂုံရောင်ကတကားတည်းဖြစ်နေတော့ဒီမိဂုံရောင်နမိတ်မှာစိတ်ကကတ်သွားတယ်။ကတ်နေရင်တော့ကတ်သက်ထားလိုက်တော့ဝင်လေးထွက်လေးကိုပြန်မကြည့်နဲ့တော့အဲ့ဒီမိဂုံရောင်နမိတ်မှာပဲစိတ်ကိုညင်အောင်ကတ်တာ။အဲ့ဒီလိုကတ်ထားလိုက်ရကဒီသမာဓိကတဖြည်းဖြည်းရင့်ကျက်လာပြီဆိုရင်ဘာဖြစ်လဲ။မိဂုံရောင်နမိတ်ကနေပြီးတော့ဝါဝန်းဇံကဲ့သို့ဖြူသွားတတ်ပါတယ်။တခြားအယောင်အလင်းတွေလည်းရှိတတ်ပါတယ်။ဒါပေမဲ့ဘုန်းကြီးတစ်ခုပဲပြောခဲ့။အဲ့ဝါကွမ်းဆိုင်လိုဖြူလာတဲ့မိဂုံရောင်လိုနမိတ်ကတော့ပရိက္ခမနမိတ်လို့ခေါ်တယ်။ဝါကွမ်းဆိုင်လိုဖြူလာပြီဆိုရင်သူဖြူလာတဲ့နမိတ်ကိုဥက္ခနမိတ်လို့ခေါ်ပါတယ်။အဲ့ဒီဝါကွမ်းဆိုင်လိုဖြူလာတဲ့နမိတ်မှာစိတ်ကိုညင်အောင်ကတ်လိုက်လို့ရှိရင်တမာတိကလည်းတဖြည်းဖြည်းစူးရတဲ့စူးရထမြက်တဲ့ထမြက်လာပြီဆိုရင်ကောင်းရှုကျင်တောက်ကြံကျဲခဲ့တော့ဖြူလင်တောက်ပါတဲ့နမိတ်အတွင်ကြောင်းသွားမယ်။အဲ့ဒီရှင်ရင်တောက်ပါနေတဲ့နမိတ်ကတော့ပရိဘာကနမိတ်လို့ခေါ်ပါတယ်။အဲ့ဒီပရိဘာကနမိတ်ကိုစိတ်ကစိုက်ပြီးဇာလေးရှုနေရတယ်စိတ်ကတ်ထားရတယ်။အဲ့ဒီလိုစိတ်ကတ်ပြီးတော့ရှုနေလိုက်တဲ့အချိန်ခါမှာဒီနမိတ်ထဲကိုစိတ်ကလေးကလျှောက်ပြီးတော့ဝင်သွားတတ်ပါတယ်။လျှောက်ပြီးတော့အဲ့ဒီနမိတ်ထဲမှာစိတ်ကလေးကငြိမ်ဝပ်ပြီးနေတယ်။အဲ့ဒီလိုလျှောက်ပြီးငြိမ်ဝပ်နေတဲ့အပိုင်းကိုလည်းတော်ဖျားကြတော့ဘယ်လိုအမိတ်ရှိလဲ။ဆိုင်ဆိုင်စူးစူးအတူမြင်မြန်ရှူအပ်တဲ့ဇန်ဟုခေါ်တာဆိုပြီးတော့ဇာနလို့ခေါ်ပါတယ်နော်ဇန်ဇန်ဆိုတာကမြန်တော်အပြင်မြင်ရှုမိုးပြန်တာကိုဇန်လို့နည်းနည်းလေးတို့ကအယူဆမှားနေတတ်တယ်နော်ဇန်ဆိုတာကမြင်ရှုမိုးပြန်တယ်ဆိုတာကအဘိညာဉ်အရာပါဇန်ကိုအခြေခံပြီးတော့သီးသန့်ထပ်ပြီးလိမ့်ပြန်ပါသေးတယ်နော်အဲဒီတော့ဒီမြေကျိုးမိုးပြန်တယ်ဆိုတဲ့ဥစ္စာကအဘိညာဉ်ရဲ့အရာအဘိညာဉ်နဲ့ဇံကိုသူတို့မကွဲလို့နားမလည်လို့ပြောတဲ့စကားဖြစ်ပါတယ်နော်ဒီတော့အာယုန်တစ်ခုကိုသူတို့ဆိုင်ဆိုင်ရှုနိုင်တော့စိတ်ကညင်ဝတ်သွားတယ်ညင်ဝတ်ပြီးနေတဲ့သမာဓိကိုဇံသမာဓိလို့တော့ခေါ်ပါတယ်သို့တော့ပေါ်ကမှဒီသမာဓိကမခင်ခတ်တဲ့သဘောတော့ရှိတယ်မခင်ခတ်တဲ့သဘောရှိပြီးကျယောဂီကဇွဲမရှိတော့ဘဲနဲ့ထက်ခါထက်ခါရှုဖို့လိုတယ်အာနန္ဒနာကိုစရှုပြီဆိုရင်လည်းရှုရတဲ့အချိန်ခံပါတဲ့ကသွားရင်လည်းအာနန္ဒနာရရင်လည်းအာနန္ဒနာထိုင်လည်းအာနန္ဒနာအိတ်လည်းအာနန္ဒနာရုပ်သာသောအိန္ဒဝေနတောင်မှအာနန္ဒနာပဲရှုနေရတယ်။အဲဒီတော့ဒီအာနန္ဒနာကိုဇက်တဲ့ရှုလို့တတိကအကောင်းလိုက်သမာဓိကနောက်ကလိုက်လာပါတယ်။သမာဓိနောက်ကလိုက်လာလို့ခုနကနမိတ်ပေါ်လို့နမိတ်ထဲမှာဘာဝနာစိတ်ကိုညီဝတ်စွာကပ်ပြီးထားလိုက်လို့နမိတ်ထဲမှာစိတ်ကနှိမ့်ညွတ်သွားပြီဆိုရင်ချုံညွတ်နေတဲ့သမာဓိကိုတနင်္ဂနွေတနင်္ဂနွေ၃နာရီလောက်အထိရောက်အောင်နော်ကြိုးစားရတယ်။အဲဒီလိုကြိုးစားပါမှဘဝင်ကိုရှုလို့ရတယ်။ဒီဘဝင်ကအမတန်စိတ်ဝင်စားဖို့ကောင်းတဲ့ဘုရားရှင်ရဲ့ခေါ်ချချက်တစ်ခုဖြစ်ပါတယ်။အင်္ဂုတ္တပါဠိတော်ဧကနိဗ္ဗာန်ဣစ္ဆရာသင်္ကတဝတ်မှာဘုရားရှင်ကဒီဘဝင်နဲ့ပတ်သက်ပြီးဘယ်လိုဟောထားလဲပပဒရမိတံဘိက္ခုစိတ်ကံစိတ္တယံတို့ဒီဘဝင်စိတ်ဟာပပဒရပြောပြောပြတလက်လက်တောက်ပါနေတယ်ဆိုပြီးဒီလိုခေါ်ကြသွားတယ်ဒီဟောကြားချက်ကတော်တော်လေးစိတ်ဝင်စားဖို့ဖြစ်နေတယ်ဘဝင်ဟာအယောင်လင်းရှိတဲ့အခြေဖြစ်လို့ဖြစ်နေတယ်အဲ့ဒါကြောင့်အထေရကဒီညမှာတော်တော်လေးဆန်းစစ်ထားတယ်စိတ်မှာအယောင်ရှိသလားလို့ဒီလိုသူကမေးခွန်းတစ်ခုမေးတယ်။ဘယ်နဲ့တော့ဒီကကြီးတွေဘယ်လိုဖြေကြမလဲ။သူကစိတ်မှာအယောင်နှင်းကတော့မရှိပါဘူး။ တော့စိတ်ကအယောင်လေးကိုဖြစ်စေတယ်ဒါစိတ်ဓာတ်ရဲ့စွမ်းအားလေးနော်စိတ်ကအယောင်လေးကိုဘယ်လိုဖြစ်စေနိုင်လဲဆိုတော့ကိုယ်သိပေါ့ဒီကဝိလေတ္တလေးကိုလေ့ဆုနေဒီနမိတ်ဆိုတာမတွေ့ဘူးဝိလေတ္တလေးပေါ်မှာစိတ်ကညောစွာကပ်ပြီးတီလာပြီးဆိုလို့ရှိရင်တဖြည်းဖြည်းဒီလေကနမိတ်ဖြစ်သွားတဲ့အယောင်လေးတွေထွက်လာတယ်အယောင်လေးကတော့ခွန်ကြီးတို့နမိတ်ကတတ်တာအယောင်လေးကတတ်တာနမိတ်ကလည်းတောက်တယ်ဒါပြီးလည်းရှုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့ခန္ဓာအင်းဝန်းကျင်ပတ်ချံမှလည်းအယောင်လေးတွေကရှိနေပါတယ်။သမန္တတောပတ္ထရတိဆိုပြီးတော့ဝိသုဒ္ဓိမေမဟာဒီဃာကဒီလိုဖွင့်ဆိုထားတယ်။သမာဓိအကောင်းကောင်းသလိုဝန်းကျင်ပတ်ချံမှအယောင်လေးတွေရှိနေတယ်။ဥပမာရှင်အနုရုဒ္ဓရဲ့အယောင်ဒီပဇဂုအဘိညာဉ်ကြောင့်ဖြစ်ပေါ်လာတဲ့အယောင်လေးဆိုရင်ဒီပဇဂုအဘိညာဉ်စိတ်တဲ့ခန္ဓာကလောကဓာတ်တိုင်ပေါင်းတစ်ထောင်ကိုလှမ်းကြည့်လို့ရတို့ရဲ့အယောင်လေးစွမ်းအားဘလောက်အားကောင်းတယ်ဆိုတာကြည့်ပေါ့ဒါကြောင့်သူကစိတ်ဓာတ်တွေစွမ်းအင်ဖြစ်တယ်ဒီစွမ်းအင်ကအယောင်လေးတွေကိုဖြစ်စေတတ်တယ်ဘယ်လိုဖြစ်စေတယ်ဆိုတာနဲ့ပတ်သက်လို့ကတော့ယုတ်ကမ္မတံပင်ကိုစိတ်ဉာဏ်ရှိတဲ့ပုဂ္ဂိုလ်များကတော့နားလည်ပါတယ်ဘုန်းကြီးတို့ဒီနှလုံးအိမ်အတွင်ဟရိယဝုဒ္ဓယောဂကိုပြီးကြပြီးဖြစ်ပေါ်နေတဲ့စိတ်ကြီးရှိတယ်အဲ့ဒီစိတ်တိုင်းစိတ်တိုင်းဒီယုတ်ကလပေါင်းများစွာကိုဖြစ်စေနိုင်တယ်ဥပမာဘုန်းကြီးတို့ကလက်ကိုမြှောက်တယ်မြှောက်လို့ရတယ်ကြံချတယ်ချလို့ရတယ်ဒါစိတ်ရဲ့စွမ်းအားပဲစိတ်ကမြှောက်ခြင်းမြှောက်လို့ရတယ်ချခြင်းချလို့ရတာဒီလက်တစ်ခုမသွားအောင်စိတ်ရဲ့စွမ်းအားကဒီစိတ်ကြောင့်ဖြစ်တဲ့ယုတ်ကလတွေကဒီလက်အထိပြန့်သွားတယ်အဲဒီယုတ်ကလတွေထဲမှာပါနေတဲ့ဝါယောဓာတ်ရှိတယ်ယုတ်ကလတဲ့ယုတ်ကလတဲ့မှာပါနေတဲ့ဝါယောဓာတ်တွေကဒီလက်ကြီးတစ်ခုလုံးကိုဆွတ်မှလိုက်တယ်ဆွဲပြန်ပြီးချလိုက်တယ်ဒါကြီးတွေကတရားနာလာတဲ့ဒီစိတ်ဓာတ်ကြောင့်စိတ်ဓာတ်ကဒီလာခြင်းနဲ့စိတ်မရှိဘူးဒီခန္ဓာအင်းကြီးရွေးပါကမရွေးဘူးစိတ်ဓာတ်ကဒီလာမယ်ဒီတရားနာမယ်ဆိုတော့ဒီခန္ဓာအင်းကဒီဖြစ်ရွေးလာတယ်ဒါစိတ်ဓာတ်ရဲ့စွမ်းအားတွေပဲဆိုလိုတာကအဲ့ဒီနှလုံးအင်းအတွင်းဟရိယဝုဒ္ဓယောဂကိုပြီးတော့ဖြစ်ပေါ်နေတဲ့စိတ်တိုင်းစိတ်တိုင်းကစိတ္တရုပ်ကရကလေးအမှုန်လေးတွေကိုဖြစ်စေတယ်ဒီပုံတွေကိုတစ်ခွက်ကြည့်လိုက်ရင်တမုန်တမုန်မှာပထဝီအဘောတိသောဝါယောအစင်းနာယတာဩဇာဆိုပြီးသဘောတရား၈ခုရှိတယ်အဲ့ဒီရှိကူထဲမှာအစင်းလို့ခေါ်တဲ့ဝဏ္ဏတယူပါယုံလေးတစ်ခုပါတယ်အဲ့ဒီယူပါယုံလေးကဘာတုရာရူပတောက်ပါတယ်အဲ့ဒီယူပါယုံလေးရဲ့တောက်ပါပြီးဒါကအကြောင်းတစ်ခုနောက်တစ်ခုအဲ့ဒီစိနိတယုတ်ကလတိုင်ကလတိုင်မှာပထဝီအဘောတေဇောဝါယောဆိုတတိယပါးရှိတယ်အဲ့ဒီတေဇောဓာတ်ကစွမ်းအားကြီးတယ်တေဇောဓာတ်ကလည်းနောက်ထပ်ယုတ်ကလအသစ်စိတ်ကိုထပ်ဖြစ်စေတယ်စိတ်ဓာတ်ရဲ့စွမ်းအင်ကကြီးကြီးွားသလိုဒီတိဇောဓာတ်ကလည်းယုတ်ကလများစွာကိုဖြစ်စေနိုင်တဲ့စွမ်းအားရှိတယ်။ယုတ်ကလတစ်ခုမှရှိတဲ့တိဇောကနောက်ထပ်ကလပေါင်းများစွာကိုဖြစ်စေတယ်။အဲ့ဒီကလတဲ့တိဇောဓာတ်ကြောင့်ဖြစ်တဲ့ယုတ်ကလတင်ကိုဥဒ္ဒဇယုတ်လို့ခေါ်ပါတယ်။အဲ့ဒီဥဒ္ဒဇယုတ်ကလတိုင်းမှာဓာတ်ခွင့်ကြီးလိုက်ရင်ကလတကရုမှာသဘောတရား၈ခု၈ခုထဲမှာလည်းခုနကဝဏ္ဏတရှိပါယုံပါတယ်အဲ့ဒီယူပါယုံကလည်းဘာတုရရူပကျင်းလင်းတောက်ပါတယ်အဲ့တော့စိနိသယုတ်ကလတိမှာပါတဲ့ယူပါယုံရဲ့အကြောင်းအလင်းစိနိသယုတ်ကိုအခြေခံပြီးဖြစ်ပေါ်သွားတဲ့တိဇောတကြောင့်ဖြစ်ပေါ်သွားတဲ့ယုတ်ကလတိမှာပါနေတဲ့ယူပါယုံအကြောင်းလင်းအဲ့ဒီယူပါယုံနှစ်မျိုးတို့ပေါင်းစပ်လိုက်တဲ့အကြောင်းအလင်းတွေပဲအဲ့ဒီအကြောင်းအလင်းကိုဒီမှာနမိတ်လို့ခေါ်တာနမိတ်ကလည်းဒီအကြောင်းလင်းပဲအတူတူပဲဒီစိတ်ကြောင့်ဖြစ်တဲ့စွမ်းအားတွေပဲအလားတူပဲဒီဘဝင်စိတ်ဟာလည်းယုတ်ကလကိုဖြစ်စေတယ်အဲဒီဘဝင်စိတ်ကြောင့်ဖြစ်တဲ့ယုတ်ကလတိုင်းမှလည်းဝဏ္ဏတယူပါယုံပါတော့သူကလည်းကြည်လင်တောက်ပါတယ်အတိတ်ကစိမှုထားတဲ့ပါရမီအပေါ်မှာမူတည်ပြီးတော့ပါရမီကုသိုလ်ကံကစွမ်းအင်ကြီးမှရင်ကြီးမှတယ်လို့ဒီဘဝင်စိတ်မှလည်းစွမ်းအားကြီးလာတယ်အဲဒီစွမ်းအားကြီးလာတဲ့ဘဝင်စိတ်ကလည်းယုတ်ကလအသိစိတ်ကိုဖြစ်စေတဲ့အခါယုတ်ကလတိုင်းမှာပါနေတဲ့ယူပါယုံကဘာတုရရူပတောက်ပါနေ။တခါဒီယုတ်ကလတိုင်းမှာလည်းတိဇောတပါတော့ဒီတိဇောတကဆင်ခဲ့ဖြစ်ပေါ်သွားတဲ့ယုတ်ကလတိမှာလည်းဝဏ္ဏတယူပါယုံပါတော့ဒီယူပါယုံကလည်းဘာတုရရူပတောက်ပါတယ်။အဲဒီဝင်သိမ့်ကြောင့်ဖြစ်ပေါ်သွားတဲ့ဒီစိနိဇယုတ်တိမှာပါတဲ့ယူပါယုံနဲ့ခုနကဒီစိနိဇယုတ်ကိုအခြေခံပြီးဖြစ်ပေါ်လာတဲ့တိဇောတကြောင့်ဖြစ်ပေါ်တဲ့ယုတ်ကလမှာပါတဲ့ယူပါယုံဒီယူပါယုံနှစ်မျိုးတို့ရဲ့တောက်ပံမှုကိုပဲမြတ်စွာဘုရားကတင်စားပြီးတော့သဗ္ဗတရမိတံဘိက္ခွေစိတ်တံဒီဘဝစိတ်ကြီးပြပြပြတလဲလဲတောက်ပါတယ်ဆိုပြီးဒီလိုဟောထားတယ်။ခုနေဒီအရင်ဘုန်းကြီးမေခွန်းတစ်ခုပြင်းမယ်။ဒါကြီးတွေဘုန်းကြီးကလည်းမြင်လားမမြင်ဘူးလားမမြင်ဘယ်လိုပြင်းမလဲ ဘာနဲ့မြင်လဲတကယ်တော့မျက်စိကမမြင်ဘူးမျက်စိကိုပြင်ပြသွားတဲ့စိတ်ကသာသကုဝိညာဉ်စိတ်ကသာမြင်တာဒါပေမဲ့လောကမှာမျက်စိကမြင်တယ်လို့ပြောတယ်ဘုန်းကြီးကခေါ်နေတယ်တရားကြားလားမကြားဘူးလားကြားတယ်ဘာနဲ့ကြားလဲနားနဲ့ကြားတယ်ဆိုတကယ်တော့နားကမကြားဘူးနာကိုမိနာအခြေတက်ကိုမိဖြစ်သွားတဲ့သောတာပန်ဉာဏ်စိတ်ကကြားတာဒါပေမဲ့လောကမှာဒီလိုပဲသုံးနေတယ်အဲ့ဒါကိုဘုန်းကြီးတို့တင်စားပြီးသုံးတယ်လို့ခေါ်တာပေါ့ဌာနုပ္ပစ္စာလို့ခေါ်ပါတယ်အလားတူပဲမြတ်စွာဘုရားကဒီညမှာလည်းပပ္ပဒရမိဒံပိကွေစိတ်တံဒီဘုန်းကြီးစိတ်ဟာပြည့်ပြည့်တလဲလဲတောက်ပါတယ်ဆိုပြီးဒီလိုတင်စားပြီးပြောထားတာပဲဘုန်းကြီးစိတ်ကြောင့်ဖြစ်ပေါ်တဲ့အခြေတက်အဲ့ဒီအခြေတက်ကဖန်တမ်းမှန်တမ်းလို့ကြီးနေတယ်ဒါပေမဲ့ဒီဘုန်းကြီးစိတ်ကိုနောက်တိုင်းပညာရှင်တွေကတော့သူတို့ကမသိစိတ်လို့လည်းဖာသာပြန်တယ် unconscious mind တချို့ကျတော့တဝက်တစ်မျက်ပြီးတဲ့စိတ်ဆိုပြီးဒီလိုပါနေ subconscious mind ဆိုပြီးဒီလိုပြန်တယ်အမှန်တကူလို့မဟုတ်ဘူးဘာဖြစ်လို့မဟုတ်လဲဒီဘုံစိတ်ကလည်းသူအသိစိတ်ပဲဒါပေမဲ့သူကပြစ်ဆုံးမှာအာယုံကိုမသိဘူးဘာကိုသာသိတယ်အတိတ်မရဏတဏ္ဍသေကာနိကာလအတိတ်ဘဝသေကာနိကာလမရဏတဏ္ဍဆိုအခိုက်မှာသင်္ေတဲ့ကံသုံးဖို့ကမ္မနမိတ်သုံးဖို့ဂတိနမိတ်ဆိုတဲ့အာယုံ၃မျိုး၃မျိုးမျိုးကိုပဲသိတယ်ဒီပစ္စုပန်အာယုံခန္ဓာများတာသူဘာမှမသိဘူးသို့သော်ဒီဘဝစိတ်ကဒီအတိတ်ကပြည့်စုံအတိတ်မှာဖြစ်ပေါ်ခဲ့တဲ့ကံကမ္မနမိတ်ဂတိနမိတ်ခေါ်တဲ့အာယုံ၃မျိုး၃မျိုးမျိုးသိပါတယ်ဆိုတာကိုယ်ကဒုတိယသစ္စာခေါ်တဲ့သမုဒိယသစ္စာကိုလက်တွေ့မိမိကိုယ်တိုင်ရှုနိုင်တာတနည်းပြောရင်တော့ပရိသတ်သမုပ္ပါဒ်ကိုလက်တွေ့ရှုနိုင်တဲ့အခါကျမှယောဂီကသဘောပေါက်ပါတယ်ခုနေချင်းကမှတော့သဘောမပေါက်ဘူးဒါပေမဲ့ယောဂီခုနေချင်းကမှသိနိုင်တာကဒီဘဝစိတ်ကြောင့်ဖြစ်ပေါ်သွားတဲ့ဖန်တာမှန်တာလို့ကြီးနေတဲ့ဒီအကြီးပြင်းကိုတော့လောအိမ်အတွင်းမှာလှမ်းကြည့်ရင်မြင်နေတယ်အဲ့ဒီဘဝမှာတော့အကြီးကခွန်ကြီးတို့နိုင်ငံတန်းကိုသိသိတဲ့အပိုင်းမှာအဓိကလိုအပ်ချက်ဖြစ်ပါတယ်သူကမနောဒွါရလို့လည်းခေါ်ပါတယ်မနောဒွါရံပတ်နာဘဝင်ကန်ဒီပဟုသတိဆိုပြီးတော့ခွန်ကြီးတို့ငယ်ငယ်ကထူးထောက်ပြီးသင်ခဲ့ရတဲ့အမိဓမ္မတသင်္ခါကျမ်းလေးမှာဒါအတိအကျရေးထားတယ်ဒီဘဝင်အကြည့်တက်ကလေးကိုပဲမနောဒွါရလို့ခေါ်တယ်အဲ့ဒီမနောဒွါရကမှအပြင်ကအာယုံအမျိုးမျိုးကလာထင်တာအာယုံမျိုးမျိုးလာထင်တဲ့အခါမှာကိုအာနာပါနရှုနေပြီဆိုကြပါစို့အာနာပါနရှုလိုက်တဲ့အခါမှာအာနာပါနကကျဉ်းလင်းတောက်ပါလာပြီကျဉ်းလင်းတောက်ပါတဲ့နမိတ်ချက်မှာဘာဝနာစိတ်ကလည်းတဏှာကြီးတဏှာကြီးသုံးတိုင်းဆက်ပြီးပြင်းညုံနေပြီအဲ့ဒီအချိန်ခါမှာဒီလိုညုံနေတာကိုဇံဝင်စားနေလို့ခေါ်ပါတယ်အဲ့ဒီဇံမထရင်ထခြင်း20ကတော့30က40က50ကလောက်ကြာမှတော့သွားမကြည့်နဲ့မတွေ့နိုင်ဘူးထရင်ထခြင်းချက်ချင်းသူကဒီနှလုံးအိမ်ရှိရာဘက်ကိုလှမ်းကြည့်လိုက်ရင်ဒီဖန်တာမှန်တာလို့ကြည်ပြီးတောက်နေတဲ့ပပ္ပန္ဒရခေါ်တဲ့ဘဝင်အကြည့်ချက်ကိုသွားတွေ့ပါတယ်ဒါသင်စားပြောတာနော်အဲ့ဒီဘဝင်အကြည့်ချက်ကိုသွားတွေ့လိုက်တဲ့ဒီဘဝင်အကြည့်ထဲမှာဒီကအာနာပါနပရိဘာဂနမိတ်ကသွားပြီးထင်နေတယ်မှန်တယ်မှာမိမိရဲ့မျက်နှာရဲ့ထင်တယ်လို့ဒီဘဝင်အကြည့်မှန်တယ်မှာဒီကဖြင်းတောက်ပါနေတဲ့အာနာပါနပရိဘာဂနမိတ်ကလာပြီးထင်တယ်အဲ့ဒီလိုထင်လိုက်တဲ့အချိန်ကမှဝိတ္တဝိသ ార ပိဋိဒုက္ခဧကဂရခေါ်တဲ့ဆိုင်ငါးဘက်ကိုလှမ်းသိပြီလို့ရတယ်သို့တော့ခေါင်းကြီးဒီနေရာမှာယောဂီတော်များများကတော်တော်လေးနားရှုပ်ကြတယ်အဲ့ဒီဘုံရဲ့အကျဉ်းတက်နဲ့ဒီအာနာပါနပရိဘာဂနမိတ်ကိုသူတို့မခွဲတတ်ဘူးမခွဲတတ်ရင်အဲ့ဒီပုဂ္ဂိုလ်ကဇာယင်္ဂါကိုဘယ်လိုမှသိသိလို့မရဘူးသိသိလို့မရတဲ့အခါကျတော့ဒီနေ့ပဲယောဂီတယောက်ကရှောက်တယ်အဲ့ဒီပရမဇံဝင်စားပြီးပရမဇံကထပြီးဒီဇာယင်္ဂါကိုသိသိပြီးတဲ့အခါဇာယင်္ဂါဘယ်နှပါးတွေ့တယ်လို့ခွန်ကြီးကမေးကြည့်တယ်ဇာယင်္ဂါနှစ်ပါးပဲတွေ့တယ်တဲ့ဟုတ်ဖြစ်လားဒါဘာကြောင့်လဲလို့မေးရင်သူရဲ့တမာတိကခင်ဗျမှုမရှိတာအကြောင်းတကူဒီဘဝမနောအခြေနဲ့ဒီဒီလင်တောက်ပါနေတဲ့အာနာပါနပရိဘာဂနမိတ်ကိုခွဲခြားနိုင်တဲ့စွမ်းအားမရှိတာကအကြောင်းတကူအဲ့ဒီအကြောင်းနှစ်ခုကြောင့်ခုလိုဖြစ်ရခြင်းဖြစ်ပါတယ်နောက်တစ်ခုအဲ့ဒီမှာဇိုင်းကဘယ်နှပါးရှိတယ်လို့မေးတော့ဒီပရမဇံမှာဇိုင်းက၅ပါးနော်ဝိတ္တဝိသရာပိတိဒုက္ခဧကဂ္ဂရာဆိုပြီးဇိုင်းကဘယ်နှပါးလဲ၅ပါးဝိတ္တကဒီခြေရင်တောက်ပါနေတဲ့အာနာပါနပရိဘာဂနမိတ်အာယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပေးခြင်းသဘောဝိသ ార ကဒီခြေရင်တောက်ပါနေတဲ့အာနာပါနပရိဘာဂနမိတ်အာယုံကိုထပ်ခါထပ်ခါသုံးသပ်ဆင်ခြင်နေခြင်းသဘောဒီပြိကခြေရင်တောက်ပါနေတဲ့အာနာပါနပရိဘာဂနမိတ်အာယုံကိုနှစ်သက်နှစ်သက်မြတ်လို့နေခြင်းသဘောဟိုပြိကြည့်နေတဲ့သဘောနော်ရှင်လန်းဝမ်းမြောက်နေတဲ့သဘော ဒုက္ခကဒီပြည်နဲ့တောက်ပန်နေတဲ့အာဏာပါဏပြိပါကနမယအာယုံဤအရာတကိုခဏန္တတာခံစားနေတဲ့သဘောဒီကတိကဒီပြည်နဲ့တောက်ပန်နေတဲ့အာဏာပါဏပြိပါကနမယအာယုံတစ်ခုလေးပေါ်သို့စိတ်ကြောက်ကြီးငြိမ်နေခြင်းသဘောကောင်းလိုက်တဲ့သဘောတရားပဲတစ်ခုလေငါတို့ဒါကိုဇိုင်းကငါးပါးလို့ခေါ်ပါတယ်အဲ့ဇိုင်းကငါးပါးတို့ရဲ့အပေါင်းအစုခိုးသာလင်ဆန်လို့ခေါ်တာဖြစ်တယ်။တခုစီကိုတော့ဇိုင်းခါလို့ခေါ်တယ်။ငါးပါးလုံးရဲ့အပေါင်းအစုကိုဇန်လို့ခေါ်ခြင်းဖြစ်ပါတယ်။ယေရှုမိုးပြန်တာကိုဇန်လို့ခေါ်တာမဟုတ်ပါဘူးနော်။အဲ့ဒီဗြဟ္မဇန်ကိုဝတိဘောငါးတဲ့